တဲ့များနဲ့တကွာစကြဝဠာဏ္ဍမှာရှိကြတဲ့လူနဲ့ဇမတ်တတဝါအားလုံးကိုရောစိတ်ပါကျမ်းမှဆန္ဒကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ18ရက်ရန်ကုန်မြို့တန်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလန်ကံမြင့်ကျောင်းတိုင်းအတွင်းကံမြင့်ကျောင်းတိုင်းတရားဝဲဆင်းမြောက်ကြီးဘုရားဝိဇ္ဇာဖွဲ့နှင့်တရားဝဲလူရှင်များပူးပေါင်းစီစဉ်ဆင်ခြင်းပါれရန်ကုန်မြို့ကြောင်မြောင်မိခင်ကြီးကျော်ကျင်းသာကုချင်းညမိသားစုကြည်ညိုတိုင်းမိဘတပါးပူးထားပြီးတော့သာသီသူကိုဝင်းနိုင်မြို့မိသားစုတို့ရဲ့ဓမ္မဒါနတရားအစုအမတဒါနအနိုင်နိဗ္ဗာန်အစုဓမ္မသဘင်မှာအတိအလှတဲ့သူတို့အမိပေးထားတဲ့တရားတို့နဲ့ဓမ္မဒါနတရားအစုပေးယူမှာဖြစ်ပါれတရားဒီစီနေနဲ့တရားရှင်မပေးယူရင်တရားဒီခံပုဂ္ဂိုလ်များနေနဲ့တရားရှင်မခံယူရင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗေညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်ခုကံမြင့်သေးတဲ့ကတော့အရဟံဂုဏ်တော်ရဲ့သိပ္ပံတို့ရပြီးသားပဲမဟုတ်လားအဲ့တော့အရဟံဂုဏ်တော်ရဲ့သိပ္ပံတို့တစ်မျိုးကိုသုံးသောက်စီညီညာညာပေါင်းများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ဟောမြတ်မှုတော်မိမိဖြစ်တဲ့အတွက်လက်ဥချီထားတဲ့လူတွေဆာထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ဆိုင်တဲ့ဣရိယာပုဂ္ဂိုလ်နဲ့ပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကပါတယ်လေ။အသေးလှတဲ့သူအသေးလှတဲ့သူဆိုတာအရန်ထားတဲ့သူသိထားတဲ့သူလို့ဆိုလိုတာမဟုတ်ဘူးနော်။ရက်ထဲမှာသိကောင်းနေစဉ်အသိကောင်းနေသိဆိုတဲ့ဆိုလို့ရှိရင်လေအသိဆိုတဲ့တစ်ခုခုအသိကြိုက်တယ်ဆိုလို့ရှိရင်လေအသိကြိုက်တယ်တယောက်ကရမ်းမိုက်တယ်ဆိုလို့ရှိရင်လေအသိမိုက်တယ်တယောက်ကချစ်နေပြီဆိုရင်လေအရန်ချစ်တယ်ဆိုရင်လေအသိချစ်တယ်အရန်မုန်းနေဆိုရင်လေအသိမုန်းနေရတဲ့မှာပြောလို့မရှိဘူးလားပြောလို့ရှိပါတယ်ပြောလို့ရှိတယ်အပေလှတဲ့လူဆိုတော့အယံလှတဲ့လူကိုချင်းနေမှာဆိုလို့နော်အယံလှတဲ့လူသိမ့်လှတဲ့လူအမှန်တန်လှတဲ့လူလို့ဆိုလိုတာမဟုတ်ပါဘူးသာလဘကသေးတဲ့လူကောင်းကောင်းမွန်မွန်သေးတဲ့လူညင်ညင်မြတ်မြတ်သေးတဲ့လူထူးထူးခြားခြားသေးတဲ့လူလို့ဆိုလိုပါတယ်မွေးဖွားလာတဲ့တတဝါတိုင်းတနည်းနည်းတစ်ချိန်ချိန်မှာဤကံမုချသေးကြရမှာဖြစ်လို့နေ့စဉ်နဲ့အမျှတတဝါတွေပြီးနေကြပါတယ်နေ့စဉ်နဲ့အမျှဆိုတဲ့နေရာမှာနာရီနဲ့အမျှမိနစ်နဲ့အမျှစက္ကန့်နဲ့အမျှပါပဲစက္ကန့်တိုင်းစက္ကန့်တိုင်းတတဝါတွေပြီးနေကြပါတယ်မယေတိထံဒိဋ္ဌအသူရကေဆိုတဲ့အပေဘုံနာတတဝါတွေနတ်ဇမဆိုတဲ့အစဉ်မြဲဒုက္ခိဘုံနာတတ္တဝါတွေဆိုတာသာထားလိုက်ဦးကိုယ်နဲ့သက်ချင်းတူတဲ့လူတတ္တဝါတွေကိုပဲစက္ကန့်တိုင်းသိနေကြတာပဲနိုင်ငံအနှံ့နဲ့ဆက်ပြီးတော့ကြည့်လိုက်မယ်ဆိုရင်စက္ကန့်နဲ့စက္ကန့်တိုင်းလူသားတွေသိမနေကြဘူးလားသိနေကြတာပဲမြန်မာနိုင်ငံတစ်ခုတည်းနဲ့ကြည့်မယ်ဆိုရင်တော့စက္ကန့်တိုင်းတော့သိနေမှသိမယ်နေ့တိုင်းတော့မသိဘူးလားသိတယ်အခြားမျိုးတွေကသာထားပါအောင်ရန်ကုန်မြို့တစ်မြို့တည်းကိုပဲနေ့တိုင်းသိမနေကြဘူးလား
ပါရဲ့ခင်ဗျာ
ဒီတိုင်းနေတိုင်းလူသားတွေသိနေကြတာလေနေ့စဉ်နေ့စဉ်လူတွေသိနေကြတယ်ဆိုတဲ့စကားလေးကိုသိချာညံသွင်းပြီးတော့နားယူနေတဲ့ဆိုရင်ဒီစကားလုံးစလုံးလေးတွေကိုတောင်းဝေကညာကျင်းတာနိုင်ပါလေစကားလုံးလေးမှာညံလေးသွင်းပြီးတော့သိချာနားနေတဲ့ဆိုရင်စကံတိုင်းသတ္တဝါတွေသိနေကြတယ်နေ့တိုင်းနေ့တိုင်းသတ္တဝါတွေသိနေကြတယ်နေ့တိုင်းနေ့တိုင်းလူသားတွေသိနေကြတယ်နေ့တိုင်းနေ့တိုင်းရန်ကုန်မြို့မှာလူတွေသိနေကြတယ်ဒီတကယ်လို့ကြားလိုက်တာနဲ့ဟိုက်ခနဲ့ဆိုစိတ်ကလေးကတောင်းဝေကလေးနဲ့နွမ်းညသွားမှာပဲကိုနွမ်းညသွားရဲ့လားတချို့ကအရင်ထဲမှာပြောလို့ရှိတယ်သေစကားမပြောနဲ့သေစကားမပြောနဲ့ကမပြောကြဘူးလားပြောကြတယ်သေဆိုတဲ့စကားလုံးပြောတာမကြိုက်ကြဘူးငါတို့သေတာသေလိုက်ရှင်တော့တာပဲသေတော့မှာပဲအေးမှာပဲသေတာသေလိုက်ပါတော့အဲ့လိုပြောတဲ့စကားမျိုးဆိုရင်တော့နမိတ်မရှိနမမရှိပြည့်တည်မင်္ဂလာမရှိလို့ပြောလို့ရတာပေါ့သူများကလင်းသေးတာဘက်ကနေငါသိမှလည်းမသိမယ်ပေခြင်းစိုးကာညာနဲ့ဒီသေးတဲ့စကားလုံးပြောမယ်ဆိုရင်ပြည့်တည်ရှိပါမလားအဲ့ဒီလိုဒေါသဓမ္မနတ္တကိုရှေ့ခံပြီးပြောတာဆိုရင်လားသိဆိုတဲ့စကားလုံးမသုံးသင့်လားသိစကားမပြောသင့်လားအဲ့ဒီလိုမဟုတ်ဘဲနဲ့နေစဉ်နဲ့ညာတတ္တဝါတွေပြီးနေတာဒီအနည်းနည်းတစ်ချိန်ချင်းမှာသေးကြရမယ်အချိန်မီသေးသွားနိုင်တယ်ကိုချစ်ခင်နဲ့တည်းမြန်လို့တယ်ဘယ်သူဘဝတွေလဲအချိန်မီသေးသွားနိုင်တယ်တနည်းကြရင်သူတို့ပြီးပြီးတော့သူပြင်သူရင်ပြင်သေးကိုအရင်သေးရင်လေလမ်းခွဲကြရမှာပဲသတ္တရားချင်းပေါ့လေပြင်းခြင်းသဘောတရားကိုသံဝေကဉာဏ်သဘောလေးနဲ့ဆင်ញင်နှလုံးသွင်းတာသံဝေကခြေခံပြီးတော့သံဝေကစိတ်ကလေးနဲ့ပြောတာဆိုရင်တော့ပြေဆိုတဲ့စကားပြောတာပြည့်တယ်မရှိဘူးလို့ပြောလို့ရပါမလားမရဘူးသေးခြင်းတရားကြောင့်ဆင်းခြင်းတာလောက်တံဝေကဉာဏ်ထက်တန်စေတဲ့တရားမရှိတော့ဘူးတံဝေကဉာဏ်ထက်တန်အောင်တွန်းအားအပြီးဆုံးတရားကတော့သေခြင်းတရားပဲသေခြင်းတရားကိုဆင်းခြင်းလို့ရှိရင်တံဝေကဉာဏ်ကြီးထက်တန်တာဖြစ်နိုင်ပါတယ်ဒါဒီနေ့ကတော့သေခြင်းတရားကြောင့်ဆင်းခြင်းကိုဟောမှာတော့မဟုတ်ပါဘူးနေ့တိုင်းနေ့တိုင်းသူသားတွေသေနေကြတယ်ဆိုတဲ့သကလုံးကြီးပြောရင်းနဲ့ဒီသကလုံးကြီးပေါ်မှာဉာဏ်လေးစိုက်ပြီးတော့တံဝေကဉာဏ်ယူသေးခြင်းလို့ပါနေနေနဲ့ညကနာတွေပြင်နေကြတာမကြီးမတက်နိုင်အောင်များများထားပါလေဘလောက်ပဲများများပြီးတော့တဲ့ပုဂ္ဂိုလ်တွေကိုတူရတူရပေါင်းစုလိုက်မယ်ဆိုရင်တော့အပေလှတဲ့သူရဲ့အပေမလှတဲ့သူရဲ့လို့နှစ်မျိုးပဲရှိပါတယ်အပေလှတဲ့သူကလည်းအေးစိတ်ထပ်ပြီးတော့ခွဲမယ်ဆိုရင်တော့နှစ်မျိုးရှိပါတယ်ပြီးပြီးနောက်ဘဝအစ်ထပ်မဖြစ်တော့မယ့်သူပြီးပြီးနောက်ကောင်းရာဒုက္ခတိလာရောက်ရမယ့်သူသေးပြီးတဲ့နောက်ဘဝအသက်ချက်မဖြစ်တော့တဲ့သူကတော့အတိအနှံ့ဆုံးပုဂ္ဂိုလ်ပါပဲ။သေပြီးတဲ့နောက်ဘဝအသက်ချက်ဖြစ်အောင်မယ်ဆိုရင်ခန္ဓာအသက်တွေထပ်ရအောင်မယ်။ခန္ဓာအသက်တွေထပ်ရမယ်ဆိုရင်ကိုယ်ရခြင်းစင်းရဲ့၊နာရခြင်းစင်းရဲ့၊သိရခြင်းစင်းရဲ့၊ခြေသူနဲ့ကိုယ်ရခြင်းစင်းရဲ့၊မုန်းသူနဲ့တွဲရခြင်းစင်းရဲ့၊ယာရမလိုခြင်းစင်းရဲ့၊ဒုရမီရခြင်းစင်းရဲ့၊ပရိယေဒနာဝန်းစားရှာမိရခြင်းစင်းရဲ့အသရှိတဲ့စင်းရဲ့ဒုက္ခမျိုးစုံတွေ့ကြုံခံစားရအောင်မယ်။ဒါဆိုရင်ခန္ဓာသစ်ဖြစ်ဖြစ်ဘဝသစ်ဖြစ်ဖြစ်သေးတဲ့သိခြင်းနဲ့သိသွားတာဟာအတိလှရဲ့လားမှန်ပါဗျာအတိမလှဘူးဘဝခန္ဓာသစ်ဆက်မဖြစ်မှအတိလှတာအဲ့ဒီကျွတော်ကကြည့်မယ်ဆိုရင်တော့အတိလှတဲ့သူဆိုတာဘယ်သူပဲရှိလဲဘဝသစ်ဆက်မဖြစ်တဲ့သူဆိုတာဘယ်သူတို့ယဟန္တာပုဂ္ဂိုလ်ယူဝကြောင့်ယဟန္တာရှင်သာမဏေယဟန္တာအမျိုးသားယဟန္တာအမျိုးသမီးယဟန္တာဘယ်ယဟန္တာပဲသိသိဒါအများနဲ့ဆိုင်အောင်ပြောလိုက်တာပေါ့လေဘယ်ယဟန္တာပဲသိသိဘဝခန္ဓာဖြစ်ချက်မရှိတော့တဲ့အတွက်ဆင်းရဲဒုက္ခတွေအကုန်လုံးချုပ်ငြိမ်းသွားတာမို့အတိလှတဲ့သူဒါဆိုရင်ယဟန္တာမသိသေးပဲနဲ့သိသွားတဲ့ဆိုရင်အတိမလှတဲ့သူပေါ့ဆန့်ကျင်ဘက်ကတွဲပြီးတော့မှတ်ယုံပါပဲအနာဂတ်ပုဂ္ဂိုလ်တွေလည်းအတိလှတဲ့လူကိုပြောနိုင်လိမ့်မယ်ဘဝဖြစ်ချက်ဖြစ်ရအောင်ပါအဲ့ကံဒီနော်ပဲရှင်းပါလေတော့ဇမတိမှာတော့ရှင်းပါဇမတိဖြစ်တော့လည်းမသိရဘူးလားသိရပါမယ်သိရမှာပဲယုတ်နံယုတ်တရားနဲ့အနေနဲ့ရှိနေတဲ့ဆိုတာကကယုတ်နံရဲ့အစမစံသိစက်မှုဒုက္ခကိုခံနေရအောင်ပါပဲတက္ကရာကံဒီလေဘဝခန္ဓာတိဖြစ်ဖြစ်အောင်မင်းသောတာပန်ဒီလေဘဝခန္ဓာတိဖြစ်ဖြစ်အောင်မင်းသောတာပန်တက္ကရာကံအနာကံလို့ခေါ်တဲ့အဝရိယပုဂ္ဂိုလ်ဒီသိရင်တောင်မှဘဝခန္ဓာတိဖြစ်ဖြစ်မှာဖြစ်လို့အပေမလှဘူးဆိုမှတော့ပုထုဇဉ်နေပေးပါလို့ရှိရင်အတေလှလားမလှဘူးလားမလှဘူးပေါ့အရိယပုဂ္ဂိုလ်တောင်မှဘဝခန္ဓာတိဖြစ်ဖြစ်တဲ့သိခြင်းမျိုးနဲ့သိဦးမယ်ဆိုရင်အတေမလှဘူးဆိုတော့ပုထုဇဉ်ကတော့ပြောမနေနဲ့တော့ကိုယ်အမြင့်ဆုံးဆန့်ကျင်ရှိကြီးမားတဲ့ သူတော်ကောင်းပုဂ္ဂိုလ်ဆိုရင်ယဟန္တာဖြစ်မှတကယ်အတိအကျတယ်လို့ခေါ်တယ်။ယဟန္တာမဖြစ်မချင်းဘဝခန္ဓာသစ်တွေဖြတ်ဖြစ်အောင်မလို့အတိမငါဘူး။အဲ့ဒါယဟန္တာမဖြစ်မချင်းငါဟာအတိအကျတယ်ဘာမှမဖြစ်နိုင်ဘူးလို့အဲ့ဒီလိုနှလုံးသွင်းထားမှဒုလောက်တင်မှရှင်းလောက်ကြတာလေ။ကိုယ်အမြင်လုံးဆိုင်ကြီးကိုယူမှထားရမှာနော်။ယဟန္တာမဖြစ်မချင်းအတိမငါဘူးလို့သာမှတ်ထား။အလားတူမတန်နိုင်ဘူးဆိုရင်တော့ယန္နာရှိကြီးပဲမှန်းနေတာစိတ်ပင်ပန်းလုံးလို့နည်းနည်းလေးချော့လိုက်တဲ့အခါကျတော့ပြီးပြီးတဲ့နောက်ဟုတ်ကောင်းညာသူကတိလာရောက်ရမယ်သူဘဝတစ်ဆက်တော့ဖြစ်နေတာပြီးမယ်ကောင်းညာသူကတိလာရောက်ရတဲ့ဆိုရင်တော့အသေးလားတယ်သူလို့ပြောမလားအသေးမလားတယ်သူလို့ပြောမလားအသေးလားတယ်သူဒုတိယအဆင့်ပေါ့နော်ပြီးပြီးတဲ့နောက်လူဘုံနဲ့ဘုံဇမဘုံကောင်းရသူကြီးတွေရောက်သွားတဲ့ဆိုရင်အသေးလာတဲ့သူပဲသောတာပန်တရားတက္ကရာနဲ့နာဂံပုဂ္ဂိုလ်ကတော့သိပြီးတဲ့နောက်ကောင်းရသူကြီးရောက်မှရောက်ပါမလားတွေးပူစရာမလိုတော့ဘူးအောက်ထည့်ဆုံးသောတာပန်ပုဂ္ဂိုလ်ဖြစ်သွားတဲ့ဆိုရင်သူပဲအသေးလေးကလုံးဝမလာရောက်ရတော့ပါဘူးဒါကြောင့်သူကြီးရောက်တဲ့ရှုထောင့်ကကြည့်ရင်တော့အရိယာပုဂ္ဂိုလ်တွေဟာအသေးလာတဲ့သူတွေပဲသိပြီးတဲ့နောက်သူကြီးရောက်မလားဒုက္ခကြီးရောက်မလားနှစ်ခုကွဲပြားနေတာကတော့ဘယ်လိုပုဂ္ဂိုလ်မျိုးပဲရှိလဲဘုဒ္ဓရှင်ပုဂ္ဂိုလ်မျိုးပဲရှိတယ်။အရိယာတွေမှာတော့သေဝေနာဗေရိယာကတော့သုတ္တိရောက်တယ်၊ဗေရိယာကတော့ဒုက္ခိရောက်သွားတယ်လို့မရှိဘူး။ဘုဒ္ဓရှင်မှာပဲသုတ္တိရောက်တဲ့သူ၊ဒုက္ခိရောက်တဲ့သူတို့နှစ်မျိုးကွဲနေပါလေ။အဲ့တော့အများနဲ့ဆိုင်အောင်ဘုဒ္ဓရှင်အနေနဲ့ပြောမယ်ဆိုရင်တော့သေပြီးတဲ့နောက်ကောင်းရာသုတ္တိလာရောက်ရတဲ့သူဟာအသေးလာတဲ့သူ။သေပြီးတဲ့နောက်ကောင်းရာသုတ္တိရောက်အောင်ဆိုရင်တော့ဘယ်လိုသေမှရောက်မှာလဲ။ဘယ်လိုသေမှကောင်းရာသုတ္တိရောက်မှာလဲဘုဒ္ဓရှင်က။လူရင်းကတော့သူ့တို့အာယုံလေးနဲ့သိသွားလို့ရှိရင်ကောင်းရာသူကတိရောက်မှာပေါ့ဘဝတစ်ခါလုံးအကုသိုလ်တွေလှုပ်ရှင်သလားလှုပ်ခဲ့သေကံဒီသူ့တို့အာယုံလေးနဲ့သိသွားလို့ရှိရင်ကောင်းရာသူကတိရောက်မှာပဲအသက်ရှင်နေစဉ်လေးနဲ့တွားဆုံးချက်လို့မရဘူးနော်တချို့တဘောအလုံးကသူ့တို့မှမရှိဘူးသူ့တို့ဆိုလို့အစက်ကလေးလည်းမရှိဘူးသူ့တို့ကောင်းမှုဆိုလို့နှမ်းတဲ့သိလောက်တောင်မရှိဘူးအကုသိုလ်တွေကြီးကြီးပဲလှုပ်နေတာပဲအကုသိုလ်တွေကြီးကြီးပြောနေတာပဲအကုသိုလ်တွေကြီးကြီးပြန်စီစဉ်းစားနေတာပဲဒါမဲ့လွန်ခဲ့တဲ့ဘဝတရားလောကကုသိုလ်တွေကသေကဏိကျမှာချက်ခနဲ့ပေါ်လာလို့ကုသိုလ်အယုံလေးထင်မြင်ပြီးသွားတဲ့ဆိုရင်ကောင်းရရောက်ပါမယ်ရော။တချို့ကြတော့လည်းဘဝတရားလို့ကုသိုလ်တွေလွတ်လိုက်တယ်မှလွန်မှာရော။ဒါမဲ့သေကဏိကျမှာဟိုလွန်ခဲ့တဲ့ဘဝပေါင်း1000လောက်ကအကုသိုလ်တွေကချက်ခနဲ့ဆိုပေါ်လာတော့အကုသိုလ်အယုံလေးသေသွားတဲ့အပေလေးကရောက်သွားပြန်ရော။အဲ့တော့လူတယောက်ကောင်းရရောက်မလားဆိုးရရောက်မလားပုထုရှင်တယောက်လေးနဲ့ရှင်းစင်ကိုကြည့်ပြီးဆုံးဖြတ်လို့မရသေးဘူးနော်။သေးကန်ဒီသေးကန်ဒီဆဲဆဲစိတ်ရဲ့အာယုံကိုကြည့်ပြီးတော့ဆုံးဖြတ်ရမှာပဲအာယုံကိုကြည့်တဲ့အချိန်စိတ်လည်းဆုံးဖြတ်မိတာပဲပေါ့လေအဲ့ဒါသူကလေးရောက်ကြတာလူရင်းကတော့ကုသိုလ်အာယုံလေးနဲ့ပြေဖို့ပါပဲကုသိုလ်ကောင်းမှုနဲ့ပြေဖို့ပါပဲအဲ့လိုပဲလုပ်လည်းပဲကုသိုလ်လုပ်ရင်မသူ့ဘဘုရားမသူနိုင်ဘောနော်ဘဝတစ်ချောင်းကုသိုလ်တွေကြီးထက်ထက်လေးလေးအမြဲတမ်းအသေးနကံမြောက်အောင်လုပ်နေတယ်ဆိုရင်တော့သေကန်ဒီမှာကုသိုလ်အာယုံထင်ဖို့ပိုများတာပေါ့ခုနကမျိုးကတော့ချက်ချက်ပါပါပါနော်ဟိုနေမိသက်တော်လားဗလားဒီသက်တော်ထဲမှာလည်းပါတယ်လေအဲနေမိသက်တော်ကနာရထသက်တော်နော်နာရထသက်တော်မှာအဲ့ဒီလိုပဲကုသိုလ်တွေတခြားလုံးမရှိသေကဏိကျမှာကုသိုလ်လေးချင်းဘဝတစ်ချောင်းလုံးအကုသိုလ်တွေလို့သေကဏိကျမှာတခြားကုသိုလ်ချင်းသေကဏိဘဝတစ်ချောင်းလုံးကုသိုလ်တွေမရှိဘူးနဲ့သေကဏိကျမှာဟိုလုံနေတဲ့ဘဝ၄၅ဘဝလောက်တုန်းကကုသိုလ်လေးချင်းနဲ့လို့ကောင်းရရောက်သွားတာလေတခြားလူကုသိုလ်တွေကြီးလုံပါရင်လည်းလုံခဲ့တယ်၄၅၀ဘောလောက်ကအကုသိုလ်တွေကလာခြင်းလို့မကောင်းတဲ့ဘဝရောက်နေတာမျိုးတွေအဲ့ဒါလူရင်းကတော့သူ့တို့အာယုန်နဲ့သိရင်ကောင်းရာပြုပြီးရောက်မှာပဲအဲ့ဒီလိုကုသိုလ်အာယုန်နဲ့သိတဲ့နေရာမှာကုသိုလ်စိတ်နဲ့သိတဲ့နေရာမှာကိုယ့်ရဲ့ကုသိုလ်စိတ်ကလေးကဘလို့အကြီးသေးသေးနဲ့ပြည့်စုံရမလဲဆိုတာတော့လူအပ်ပါသေးတယ်ဒါကြောင့်မြတ်စွာဘုရားရဲ့အင်္ဂုတ္တရနိကေအဘိယသုတ်တံမှာဟောကြားထားတဲ့ထုတ်တယ်နဲ့ရှိမယ်ဆိုရင်တော့အသေးစားတဲ့သူဖြစ်ဖို့အတွက်အကြီးအသေးလေးချက်လိုအပ်ပါတယ်အသေးစားတဲ့သူဖြစ်ဖို့အတွက်တင်းအစွဲကင်းရမယ်နှင်းတကူကောင်းမဆန်ရဘူးသုံးကုသိုလ်ပူလို့ရမယ်လေးအသည့်အမြင်မှန်ကန်ရမယ်အင်းကဘာတစ်ချက်တော့ဆိုကြည့်ပါအင်းကလေးချက်က
ကိုယ်ကောင်းမဆင်ရဘူးကုသိုလ်ဆောင်ရမယ်အသေးလေးအောင်
ကဲရပြန်တော့ပါပါမလားကုလို့ရှိရမယ်ဆိုတာကမကားတော့ဘူးနော်ကုလို့ရှိရင်လူကြီးရမယ်ဆိုတာကတော့ထင်ရှားမိတာပါပဲကုလို့ရှိနေလို့လည်းမပြီးသေးဘူးလေအဲ့ဒီကုလို့ပိုင်းရှင်ဟာဒီလိုဒီလိုအကြီးသေးလေးလည်းပြည့်စုံရအောင်မယ်တဲ့နံပါတ်1အကြီးသေးတာအစွဲကင်းရမယ်တဲ့အစွဲဆိုတာဘာလို့ပြောတာတော့လက်စားကလည်းတော့လောက်ကိုခေါ်ထားတာနော်တစ်ပြေးချင်းကကိုချဲ့ထင်ပြီးတော့သဘောပေါက်ရမှာအဲနည်းနည်းလေးချဲ့ပြီးတော့စဉ်းစားပြီးမှာပေါ့အစွဲဆိုတာကတော့ကိလေသာမှန်တယ်များအစွဲကြီးကြီးပါပဲလက်ကရဒိဋ္ဌိတို့သတ္တနာဒိဋ္ဌိတို့ဥစ္စေဒိဋ္ဌိတို့ဒိဋ္ဌိတွေကလည်းအစွဲကြီးကြီးပါပဲနော်အစွဲကြီးအများကြီးရှိနေတဲ့လက်တွေ့ဘဝထဲမှာသိတာမြင်တာသင်္ချာနေတာကတော့ဖြစ်စွဲရဲ့မုံစွဲရဲ့လက်တွေ့ဘဝထဲမှာသင်္ချာနေတာကဘာစွဲနဲ့ဘာစွဲလဲခြေဆွဲနဲ့မုံဆွဲခြေဆွဲနဲ့သေးရင်လည်းအပေလှတဲ့ဒီကိုရှင်းနိုင်ဘူးမုံဆွဲနဲ့သေးရင်လည်းအပေလှတဲ့ဒီကိုရှင်းနိုင်ဘူးခြေဆွဲနဲ့သေးရင်ပဲရောက်ပါတယ်လို့
ပင်လေးပ
ါမုံဆွဲနဲ့သေးရင်ရောအပေကြီးပဲလားအဲ့ဒီအပေကမှပေါ်ပြအောင်ဆက်ပြောမယ်ဆိုရင်ခြေဆွဲနဲ့သေးတော့ပိတ်တာလားပိတ်တာလားပိတ်တာမုံဆွဲနဲ့သေးတော့မရေကြီးရောင်းမယ်လောဘနဲ့ဒီစိတ်ဓာတ်ကြီးသံမုလိရှိတယ်မလားလောဘနဲ့ဒီစိတ်ဓာတ်ကြီးဒေါသနဲ့ဒီမရေကြီးမောဟနဲ့ဒီတိရိစ္ဆာန်ကြီးဒါဖြေဆိုင်ရနေလေပြောတာပါနော်ဖြေဆွဲနေသေးလို့ပြေးတာပဲဖြစ်မယ်လို့မူတည်သေးလို့တော့မရဘူးဖြေဆွဲနေသေးပြီးတော့မရေကြချင်လဲကြံပါပဲတိရိစ္ဆာန်ဖြစ်ချင်လဲရှင်ပါပဲဖြစ်တဲ့သက်တော်တွေလည်းရှိတယ်မလားဟိုမရေကြီးဆိုပြီးတော့လေဟိုခွေးဖြစ်တာတော့နွားဖြစ်တာတွေရှိတယ်မလားခြေဆွဲနဲ့သေးလည်းပဲမြဲတိရစ္ဆာန်ပြိတ္တာတို့တကယ်တည်းလေးမဘဲဘုံမထူရောက်နေတာပါပဲမုံဆွဲနဲ့သေးလို့မရေပဲတတ်မယ်လို့မူတည်ပြောလို့မရဘူးပြိတ္တာဖြစ်ခြင်းလည်းဖြစ်မှာပဲအတိတ်ဆန်ဖြစ်ခြင်းလည်းဖြစ်မှာပဲဒါပေမဲ့အကြောင်းအကျိုးတော်တရားအရာသင်္ချာရလို့ပြောမယ်ဆိုရင်တော့ခြေဆွဲနဲ့သေးရင်ပြိတ္တာရှင်မယ်မုံဆွဲနဲ့သေးရင်မရေကြမယ်ဒါကအေကန်ကြီးမှာချက်ဆွဲလေးရှိတယ်မုံဆွဲလေးလည်းရှိတယ်အဆွဲတစ်ခုခုပေါ့လေနှစ်ဆွဲလုံးတစ်ဆိုင်တည်းတော့မရှိဘူးပေါ့ချက်ဆွဲပြင်းချင်းမရှိရင်မုံဆွဲဖြစ်ပေါ့အေကန်ကြီးမှာချက်ဆွဲတော့မို့မုံဆွဲအဆွဲတစ်ခုခုကလည်းရှင်းရှားတယ်ဒါပေမဲ့လို့အဲ့ဒီအဆွဲလေးနဲ့အတူအဲ့ဒီအဆွဲနဲ့ဒီအကုရကံရှင်းရှားတယ်ဆိုတော့ခုနကပြောတဲ့အပေလေးပုံရောက်မှာပေါ့နော်အဆွဲနဲ့ဒီလိုအပေလေးပုံရောက်တာအပေမလားဘူးဆိုတာကတော့အထူးပြောစရာမလိုလို့ချက်မပြောတော့ဘူးခြေဆွဲတော့မုံဆွဲအဆွဲတစ်ခုခုနဲ့လေတေကန်ကြီးမှာချင်းရှားတယ်အဲ့ဒီအဆွဲဆွဲနေရင်းနဲ့တစ်ဖက်ကလေကုတုအာယုံလေးနဲ့တွဲပြီးတော့ချင်းနေဆိုရင်တော့အပေလေးပုံမရောက်ခင်းနဲ့ယူပြန်ဖြတ်နိုင်ပါတယ်ဒါပေမဲ့အပေထားတဲ့သူမဖြတ်နိုင်ဘူးမဖြတ်နိုင်ဘူးဆိုတာကအဆက်နေတဲ့ဘဝကိုရောက်သွားနိုင်လို့လောကမှာသိပြီးတဲ့ဘဝတွေဆက်ဖြစ်ကြတဲ့ဆိုတဲ့နေရာမှာတဏှာပြီးတဲ့ဘဝကိုရတာရယ်ကံပြီးတဲ့ဘဝကိုရတာရယ်လို့နှစ်မျိုးရှိပါတယ်။ပြီးပြီးတဲ့နောက်ဘဝခန္ဓာသေဆက်ဖြစ်ကြတဲ့နေရာမှာကံပြီးတဲ့ဘဝကိုရတာရယ်တဏှာပြီးတဲ့ဘဝကိုရတာရယ်လို့နှစ်မျိုးရှိပါတယ်။အဲ့ဒါကိုဥပမာနဲ့အလွယ်ဆုံးရှင်းပြရမယ်ဆိုရင်ကိုယ်ကံကသိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝန်ထဲမှာပရိနိဗ္ဗာန်နေထိုက်တဲ့ကံပါနေတယ်တကယ်လည်းပဲပြေးသွားပြီးတဲ့နောက်သိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝန်ထဲမှာဝင်စားရတဲ့ဆိုရင်ကံပေးတဲ့ဘဝကိုရတာကိုယ်ကံကသိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝန်ထဲမှာရောက်ထိုက်တဲ့ကံပါလေဒါပေမဲ့ကိုယ်ကသသိန်းနဲ့ချမ်းသာတဲ့မိဘကိုတွားပြီးတော့ဖြစ်ဆွဲလေးနဲ့ဆွဲနေတဲ့ဆိုရင်ဘယ်ဘဝရောက်မှာတော့သသိန်းနဲ့ချမ်းသာတဲ့မိဘရဲ့သားသမီးဖြစ်ရတဲ့ဆိုရင်တဏှာပြီးတဲ့ဘဝကိုရတာကံပြီးတဲ့ဘဝကိုရတာနဲ့တဏှာပြီးတဲ့ဘဝကိုရတာသဘောပေါက်ပါတယ်နော်ကံပြီးတဲ့ဘဝကိုရတာရေတဏှာပြီးတဲ့ဘဝကိုရတာရေအဲ့ဒါဆိုတော့ကိုယ်ကံကသတိနဲ့ချမ်းသာတဲ့မိဘရဲ့ဘဝမှာရောက်ထိုက်တဲ့ကံပါတယ်ဒါပေမဲ့ကိုယ်ကသိက္ခာမချမ်းသာတဲ့မိဘကိုဖြစ်ဆွဲလေးနဲ့ဆွဲနေတဲ့ဆင်ပဲရောက်မယ်မတည့်ဘူးပါလားအဲ့ဒါဆိုလို့ရှိရင်ကုသိုလ်တွေသိမ့်မလို့တော့ပဲနဲ့ဆွဲကြည့်နေတော့မှာပဲနော်ကိုယ်ကံကတသိန်းနဲ့ချမ်းသာတဲ့မိဘရဲ့သာသမီဖြစ်ထိုက်တဲ့ကံပါလေ။ဒါပေမဲ့ကိုယ်ကသိန်းတစ်ထောင်ချမ်းသာတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ဖြစ်ဆွဲလေးနဲ့ဆွဲနေတယ်ဆိုရင်အဲဒီသိန်းတစ်ထောင်ချမ်းသာတဲ့ပုဂ္ဂိုလ်ကိုမိဘတော်ကျင်တဲ့စိတ်ကလေးနဲ့ဆွဲနေတယ်ဆိုရင်ကိစ္စမဖြစ်မှာတော့။အပိတ်တာမဟုတ်ဘူးဒီနှစ်ခုထဲတစ်ခုခုနဲ့ဖြစ်ရမှာ။ မင်းအဲ့ဒါဆိုတော့ပြန်နေတိတ်မြုပ်တော့ပဲနဲ့ဟိုမှာသိနေအောင်ခဏလေးမြွားရဲဝိုင်းကြီးပဲဆွဲနေတော့မှာနော်အဲ့တော့ကိုယ်ကံကတသိမ့်နဲ့ချမ်းသာမဲ့ကံပါနေတယ်ဒါပေမဲ့ကိုယ်ဆွဲရကတော့သိနေအောင်ချမ်းသာမင်းပဲဆွဲရဆိုပြီးမဲ့သိတသိမ့်နဲ့ချမ်းသာတဲ့မြွားရဲလာနေပြီရှင်းပါပါဆွဲနိုင်မရှိဘူးနော်ဆွဲနိုင်ရရှိတဲ့ဆိုတော့အာကုရမမလို့ကနေတထည့်တိလိုက်ဆွဲတော့မှာပဲဒါကလည်းဘာမှမဖြစ်ပါဘူးဟိုမြန်မာနိုင်ငံရဲ့ပြည်ညာရေးစနစ်နဲ့ဖြည့်လိုက်ပေါ့ဆယ်တန်းအောင်ပြီဆိုလို့ရှိရင်အမှန်အများဆုံးကဘယ်လိုင်းသွားမလဲဆံဝင်လိုက်သွားမယ်ကို့ဘက်ကဆေးမတ်တိမိနေတယ်ဆိုရင်ဟိုဆေးတန်းဝင်လာတာဘာလို့တက်ချက်မအောင်စက်မှုပဲတက်မယ်ဆိုလေရတာပဲစီးပွားရေးပဲတက်မယ်ဆိုလေရတာပဲကွန်ပျူတာပဲတက်မယ်ဆိုလေရတာပဲရေယုံဒီကြမ်းပဲတက်မယ်ဆိုရင်လေရတာပဲအဲ့မကို့ဘက်ကမီတာမှန်လေးပဲရထားတယ်စီတက်ကတက်ချင်လို့ရပါမလားမရဘူးစက်မှုတက်ကတက်ချင်လို့ရောမရဘူးကွန်ပျူတာတက်ချင်လို့ရောမရဘူးအမှန်လေတဲ့ဆိုတာတဏှာသဘောမျိုးပေါ့အမှန်လေတဲ့ကြတော့ကိုယ့်ရဲ့ကံရှိပေါ့လေကိုယ်ဆေးကြောင်တက်ချင်တာကြတော့တဏှာပေါ့ဒါပေမဲ့တဆွဲနိုင်ရဖြစ်တဲ့ဆိုပြီးတော့ဆေးကြောင်တက်လို့ရပါမလားမရဘူးတော့ကိုယ့်ကံရှိကြလို့ပဲရမှာပဲဒါပေမဲ့ဒီလိုတော့လည်းဖြစ်နိုင်တာပေါ့လေကိုယ်ကံကသိတဲ့ကံခံရတဲ့မိဘရဲ့ဝင်နေရောက်တဲ့ကံမရှိဘူး။ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကိုပဲဆွဲလန်းနေတယ်ဆိုရင်တော့အဲ့ဒီသိတဲ့ကံခံရတဲ့ပုဂ္ဂိုလ်ရဲ့ပတ်ဝန်းကျင်မှာဖြစ်တော့ဖြစ်မယ်။ဒါပေမဲ့သာသမီရင်းတော့ဖြစ်မှာမဟုတ်ဘူး။အလုသမားတော့၎င်းအစီပါတော့၎င်းတခုခုတော့ဖြစ်မှာပေါ့နော်။ဟိုဒါနှိမ့်ထိုက်ပြီးတော့ပြောတာမဟုတ်ဘူးနော်။ချစ်ဆွဲလို့ဆွဲလို့ကျနာကိုဆွဲတဲ့ပုဂ္ဂိုလ်ပေါင်းကြီးဖြစ်တော့ဖြစ်မှာပဲ။ဒါပေမဲ့ကိုဖြစ်ချင်တာကသာသမီဖြစ်နေတာကແລະສີກັນແລ້ວຍັງບໍ່ເຈົ້າວ່ານະອານາສຽຍຍັງເນາະເອົາຜິດແລ້ວຜິດມາເບໂຄຊິດແດ່ດີບໍ່ອຽນແດ່ຕື່ນດີມຽນດຽວໂຄຊິດແດ່ດີອັນນີ້ອຽນແດ່ຈ້ານຍາແດ່ບໍ່ວ່າມັນຜິດແລ້ວຜິດເດດັ່ງແມ່ອັນຊິມຽນບໍ່ແນ່ຜິດມາတော့ບໍ່ຄົບອັນແນ່ນີ້ບໍ່ວ່ານີ້ແດ່ເບຜິດມາເບໂຫປີດີກະດອກແດ່ກະຜູ້ຊຸດີມາຈ່າຍນາດີບາດີຜິດແມ່ນາຜິດຍາບໍ່ແນ່ດີທະຄິນແດ່ເບຈົນຜິດຍາດີສໍລະລະນີ້ຜິດແມ່ນາໂຄກັນກະອັນຊິມຽນຜິດຫນາຍແດ່ດານແດ່ດີທະຄິນແດ່ဒီတခင်နဲ့ဒီတခင်မရဲ့ဤကြုံလေးပဲဖြစ်ပြသည်ဒီတခင်ရဲ့အရေးအဝါဒမှာပဲလှုပ်လှုပ်ရခြင်းနဲ့ပတ်ဆုကောင်းလိုက်တော့ကံပြီးတဲ့ဘဝရလာတဏှာပြီးတဲ့ဘဝရလာတဏှာပြီးတဲ့ဘဝရလာအဲကြောင့်ချစ်ဆွေးနေပြီးရင်အပေမလှဘူးဆိုတာကအပေလေးအကုသို့ကံနဲ့တွဲချင်းလို့အပေလေးမှုရောက်တာအသာထားလိုက်လူပြန်ဖြစ်တဲ့ဆိုတောင်မှကိုယ်ကံကပြီးတဲ့အရှင်မြတ်ဘဝကိုမရဘဲနဲ့ကိုယ်တဏှာကပြီးတဲ့အရှင်မြတ်ဘဝကိုရသွားတတ်တယ်ရရဘုရင်သရံသာထားပါလေဟိုဝေလုံဝင်ကျောင်းတက်ကယူတူတဲ့တော့ညမင်းသားဖြစ်နေပဲအလှကြည့်နေခြင်းနဲ့ပြည့်ရဖြစ်နေနော်ဘေမိသာရမင်းလောက်ပါအဲ့ဒါဝေလုံဝင်ကျောင်းတက်ကဘေမိသာရဆိုတော့ပုရုဇဏသောတာပန်နော်သောတာပန်နော်ကျောင်းကြီးလည်းဆောက်ထားတဲ့သာသနာတော်ကိုဆွမ်းနေငန်းကျောင်းစီပစ္စည်းလေးပါနဲ့ဉာဏ်နဲ့ဆူနေတယ်ကျောင်းတက်ကကြီးသောတာပန်ကျောင်းတက်ကကြီးဆိုတော့ပြေလို့ရှိရင်ဘယ်ဘုံတော့ရောက်တဲ့နော်သုတိတာကိုရောက်တဲ့လားသုတိတာဆိုတဲ့လက်ပြည့်နာမည်ကသုတိတာနဲ့သုတိတာဆိုတဲ့ပါဠိစကားလုံးလေးကနှစ်သက်စရာကောင်းတယ်၊မွေးလျော်စရာကောင်းတယ်၊ကြည်လူရာကောင်းတယ်လို့ဆိုလိုတာလက်ပြည့်၆ဆက်ထဲမှာနှစ်သက်စရာအကောင်းဆုံး၊နေခြင်းစရာအကောင်းဆုံးကသုတိတာဘာလို့လဲဆိုတော့ဘုရားအလောင်းသူတော်ကောင်းကြီးနေတဲ့နေ့ဒီဧကသဘကအလောင်းမဟာသဘကအလောင်းယဟန္တာရှင်းမဲ့အရိယရှင်းမဲ့ပညာရှိသူတော်ကောင်းမြတ်တွေနေတဲ့နတ်ကြီးမလို့သူတိတာနတ်ကြီးဟာနှစ်သက်စရာအကောင်းဆုံးနတ်ကြီးသူကသောတာပန်ကလည်းဖြစ်သေးအကြောင်းတကာကလည်းဖြစ်သေးဆိုတော့သူတိတာနတ်ကြီးရောက်ကုန်ရောက်တဲ့နေအ ਨੇ ဆုံးတော့သာဝရဏနတ်ကြီးလောက်ကိုရောက်ဖို့ကောင်းတာပေါ့ဒါပေမဲ့လည်းဘယ်ရောက်သွားတာရဲ့စတုမာရီနတ်ကြီးရောက်သွားတယ်စတုမာရီနတ်ကြီးမှတော့ဘယ်ရောက်ွက်သေးတော့ကန္တဘာနတ်ကြီးကန္တဘာနတ်ကြီးဆိုတော့အနုပညာရက်ွက်ထဲရောက်သွားတာပေါ့အနုပညာနတ်သားဖြစ်သွားတာပေါ့ဘုရားရှိခိုးတုန်းကသူပညာသမားတွေကိုဘယ်လိုပြောကြရတော့ဟိုတံဝေကညချင်းပြောတော့အာနာနေလို့မရှိဘူးလေဆက်ွက်တာဆက်ကလေးကိုဖွက်လို့ပြထားတာပြောရလားဘုရားရှိတုန်းကတံဝေကချင်းပြောကြတာအဲ့ဒီလိုပြောမှရတာအနုပညာသားတွေကိုသိချင်ပြောရတော့မဟုတ်ဘူးနော်ဘုရားရှိခိုးကပြောတဲ့သူနဲ့ပြောလိုက်တော့အနုပညာသမားကိုဆက်ွက်တာတဲ့ဒါဖြင့်အနုပညာနတ်သားဆိုတော့ကဘာနာသားရယ်သက်ကွက်သားနတ်သားအဲ့တော့သောတမန်ကျောင်းတက်ကကြီးဖြစ်ပါလျက်ကင်းနဲ့သက်ကွက်သားနတ်သားဖြစ်ရတာဘယ်လောက်နိုင်ကျင်တာဘုကောင်းတာတော့ကံပြီးတဲ့ဘဝကိုယူရလားတဏှာပြီးတဲ့ဘဝကိုယူရလား ပါစေလုံးတို့ကပြီးတော့ပါကြည့်ရစရာကတော့လည်းဟိုလုံးနေတဲ့ဘဝတည်တုန်းကအဲ့ဒီသုံးပါးရဲ့လက်ကြီးကလူပညာတတ်တာဂန္ဓဗ္ဗနတ်တာဘောအောင်တော်တော်များများရှိခဲ့ဘူးလေနိနိကကဆိုတော့ခုနဘဝသက်တိုင်းရှိခဲ့ဘူးလေအဲ့တော့ဘဝအောင်ကအထက်ထက်ကျင်လည်ခဲ့တဲ့လက်ကြီးဆိုတော့ပေကံဒီလေးမှာအဲ့ဒါသွားဆွဲမိတာဒီကနေ့မှာရင်သိပ်ဘဝရင်ကဖြစ်ခဲ့ဦးတယ်။လက်ကြီးလမ်းရွက်ကလေးကိုတွန်းပြီးတော့ဆွဲလိုက်မိတာ။ချစ်ဆွဲင်းနဲ့ဆွဲလိုက်မိတာ။ချစ်ဆွဲတဲ့ကပုဂ္ဂိုလ်တော်ဟာသက်ရှိကိုဆွဲမှာမဟုတ်ဘူးနော်။တမဲ့ဘုံဌာနနေရာဒေသတွေကိုဆွဲတာလေချစ်ဆွဲပဲ။အဲ့တော့ဟိုအထက်ကတူတည်တဲ့လက်ကြီးကတော့ရောက်ထိုက်တဲ့ကံပါပါသိင်းနဲ့စရုမာရီလက်ကြီးလူပညာခန္ဓာဘနတ်ခန္ဓာဘနတ်တိုင်းဝန်လေးကိုတွန်းပြီးတော့ဆွဲလိုက်မိတဲ့အတွေ့ခန္ဓာဘနတ်ပဲဖြစ်ရတယ်။တောင်ဝေကရောက်ကိုကောင်းတယ်နော်အဲ့တော့ချစ်ဆွဲနေတယ်လို့ရှိရင်လေအပေလာတဲ့သူမဖြစ်ဘူးငုံဆွဲနေတယ်လို့ရှိရင်ရောပို့ဆိုးတယ်ငုံဆွဲနေတယ်လို့ရှိရင်လေအပေလေးကိုရောက်တာကတော့အပေမလောက်ဘူးဆိုတာချူပြောချင်မလို့တော့ဘူးဒီကနေ့ဒီမှာငုံဆွဲနေတယ်လဲဆွဲတော့ဆွဲတယ်ဒါပေမဲ့ကုသိုလ်အကံအာယုံလေးရတယ်တွဲပြီးတော့ထင်းလာတယ်စိတ်ဆိုတာကအမတန်ဖြစ်ပြအကြောင်းလေးမြင်လာဘူးလက်ထောက်တက်ပြီဘလောက်တည်းတော့ခရီးတစ်သိန်းကဖြစ်တာဒီချိန်မှာပြန်လာဆွဲတဲ့စိတ်ကလေးပေါ်လိုက်ကုသိုလ်အယုံလေးပေါ်လိုက်ဆွဲတဲ့စိတ်ကလေးပေါ်လိုက်အကုသိုလ်အယုံလေးပေါ်လိုက်ဆက်ပြီးကြည့်ဒီလိုပေါ်နေတာနော်ဆွဲတဲ့စိတ်ကအစွဲလေးတစ်ခုတည်းပေါ်နေတာတော့မဟုတ်ဘူးအဲ့တော့ဘုံဆွဲရင်းလည်းဆွဲတော့ဆွဲပါလေဒါပေမဲ့ကုသိုလ်ကံအယုံလေးကလည်းတွဲပြီးတော့ပေါ်ပေါ်နေတော့အဲ့ဒီမုန်းဆွဲလေးနဲ့ရောကုသိုလ်အယုံလေးနဲ့ရောသိသွားတော့လူပြေတော့ဖြစ်တယ်။ဒါပေမဲ့ကိုယ်မုန်းဆွဲနဲ့ဆွဲတဲ့သူရဲ့အတိုင်းအဝိုင်းပုံမှန်ချင်မှရှင်ဖြစ်ရတယ်။ကိုယ်မုန်းတဲ့လူကမှအေးမီတော့ရတယ်။ကိုယ်မုန်းတဲ့လူကမှညီကမှတော့ရတယ်။ကိုယ်မုန်းမှလည်းဆွဲတဲ့လူကမှဆရာသမားတော့ရတယ်။မိတ်ဆွေပေါင်းရင်းတော့ရတယ်ဆိုတော့စိတ်ချမ်းသာစရာကောင်းပါဦးမလား။မကောင်းတော့ဘူး။အစိုးဆုံးကတော့ကိုယ်မုန်းမှလည်းဆွဲတဲ့ပုဂ္ဂိုလ်ကမိဘတစ်ပါးတော့စိတ်ဆင်းရဲစရာကောင်းတာမရှိတော့ဘူး။မုန်းတယ်လေဆိုတော့ကိုကလည်းသူမိဘကမုန်းနေမိဘကလည်းကိုကမုန်းနေအပြန်အလှန်မုန်းနေတယ်ဆိုရင်အဲ့ဒီဘဝဘယ်မှတာယာမှုရှိပါတော့မလဲ။ဒါကပါတာကြီးမကတဲ့နေပါလေအများကြီးဆက်ဖို့လို့ရှိရင်တော့တိမာပါမုန်းစဲနေသေးလို့ကိုမုန်းနေဆိုတဲ့ပုဂ္ဂိုလ်ကမိဘတော်ရတယ်ဆိုပြီးကြားလိုက်တာနဲ့ကိုဖတ်ဘူးတဲ့ဝိတုလေးတွေပေါ်လာကြမှာပါ။ပေါ်လာရဲ့လား။ပေါ်လာရင်ကြောက်မှာနော်။အဲ့ဒါဦးဇင်းကဟုတ်ပြီငါတို့ကပုံရိပ်တွေကဖောက်ဖူးတဲ့ဝိတုလေးတွေတော်တော်များများပါပဲ။ကြည်ကြည်လေးဒီလိုဆိုလို့ရှိရင်ကြောင်လေးပေါ့လေ။ကြောင်လေးကသူ့တခင်မျိုးသားကဒေါသကကြီးတာ။တနေ့ကသူကငကြော်လေးပို့ထားမိလိုက်တော့တခင်ကရည်လေးမှုတွေနဲ့လောင်းချလိုက်တာ။ရည်လေးမှုတွေလောင်းချလိုက်တော့တေးသွားတာပေါ့။ဒီကနေ့မှာသူ့ကိုရည်လေးမှုနဲ့လောင်းနေတဲ့တခင်ကသူ့လိုက်ကြည့်ပြီးတော့မကျေနပ်တဲ့စိတ်တွေငုံတီးတဲ့စိတ်တွေဖြစ်နေတယ်။အဲ့ဒီလိုရှင်းနေတဲ့အချိန်မှာပဲသိဖို့ရတော့လားပြုခဲ့တဲ့ကုသိုလ်အာယုံတစ်ခုခုလေးကလည်းထင်လာမှာပေါ့ဗာကုသိုလ်တွေဆိုတော့ပြောလို့မရဘူးအဲ့ဒါအဲ့ဒီသူ့ကိုရင်းနှီးမှုနဲ့လောင်းလိုက်တဲ့သခင်ကိုပဲအဖြေပြန်တော့ရတယ်အဲ့ဒီအိမ်မှာပဲသူကနားပြန်ဖြစ်လာတယ်သူ့ကိုရင်းနှီးမှုလောင်းတဲ့သခင်ကိုအဖြေပြန်တော့ရတယ်မွေးလိုက်လိုက်ရောဒီအဖေကိုမုန်းလိုက်တာမပြောပါနဲ့တော့အဖေထိလိုက်တာနဲ့ဘုံတော့တာပဲအဖေအကန့်တွေလုံးဝမခံဘူးကြီးတဲ့ဒီအဖေကိုနာကြည့်မုန်းပြီးနေတယ်သူကရင်ဘွားကိုပြန်ပြီးတော့ဖမ်းမိတာကိုကျောင်းဘွားတော့ကရင်းနှီးမှုလောင်းခဲ့တဲ့ဟာဒီလေဒီဘွားကမွေးလာတော့ပါလာသေးတယ်ဒါကိုရင်းဖြစ်ဖြစ်ဒီပါပဲဒီပြက်လေးတစ်ခုလည်းရှိတယ်ပေါ့လေပြောရင်းနဲ့ပေါ်လာတာလေးတွေငုံစွဲနဲ့တေးလို့ငုံနဲ့ဒီကောင်းကြီးရောက်တယ်ဆိုတာနဲ့ဒီဟာလေးတွေကတန်းတန်းပေါ်တာပါပဲငုံကလေးတစ်ကောင်ပေါ့လေငုံကလေးတစ်ကောင်ကမိုးရီရွာနေတဲ့အချိန်သင်္ကုတ်လေးတော်တဲ့ကသင်္ကုတ်တစ်ခုပေါ်မှာခုခုခုခုနဲ့တုံတုံတုံတုံလေးနဲ့ဖြစ်နေတာအဲ့ဒီအချိန်မှာတခါတယောက်ကလေအပြော်တန်းနှစ်ပြည့်သမားပေါ့လေလေတနက်နဲ့လိုက်ပြီးတော့တော်တဲ့နှစ်ပတ်ပြည့်ရင်နဲ့ငိုရတဲ့မှာဆက်ခိုက်တုံးနေတဲ့ငုံလေးပြေတော့တနက်နဲ့ချိန်လိုက်တာအဲ့ဒီမှာငုံလေးကတနက်နဲ့ချိန်ပြည့်တဲ့လူပဲနှိမ့်ကြည့်နေတယ်အမှန်ကတော့တောင်းမှန်တဲ့သဘောပေါ်သူ့ကိုမပြစ်ပါနဲ့ချမ်းသာပေးပါအဲ့ဒါအဲ့ဒီတနက်ပြည့်တဲ့တခါကလေရုပ်ပြည့်တော်သနာသွားတယ်ဩငုံလေးကြီးကြီးချိန်ပြီးတော့ဆက်ခိုက်တုံးနေတယ်ငါ့ကိုလည်းကြည့်နေတာတောင်းမှန်တဲ့အချိန်လေးပဲသနာကြံတုံးနေတာမပြစ်တော့ပါဘူးလေနောက်တော့လေဟိုမထူးပါဘူးငါမပြစ်လဲမူရတဲ့မှာမူမိပြီးတော့ပြေးပါပဲမူမိပြီးပြေးတော့တူပါတယ်ပြေးနေတယ်ပြီးတော့ပြစ်လိုက်တာပဲကောင်းပါတယ်ဆိုပြီးတော့ပြစ်ထလိုက်တာအဲ့ဒီငုံကလေးကအဲ့ဒီတခါရဲ့အိမ်မှာဘာဖြစ်နေပြန်ဝင်သွားလားလုံးဝမပြစ်တော့ဘူးအဲ့ဒါအဲ့ဒီကလေးလေးမွေးလာတော့ဒီအဖေရဲ့ကံကြမ္မှုကိုလုံးဝမခံဘူးဆ ။ကလေးကိုဖေကထိလိုက်ပြီဆိုတာနဲ့အဟုံမလို့လာတော့နည်းနည်းလေးအတိတ်ရရလာတဲ့အခါကျတော့လေသူ့ကိုထိမယ်ဆိုရင်ခဏတုန်းကမထိနဲ့ဘာနဲ့လဲကြောက်ရွံ့တာ။တနည်းတော့သူကမိုးရီရွာနေတဲ့ပြင်မောက်ပြင်းပြီးပြီးတော့မျက်ရည်တွေတွေ့တွေ့ကျနေတာပေါ့။စိတ်ကြီးတိတ်နေနဲ့ငိုနေတာပေါ့လေ။အဲ့ဒီမှလည်းဖေကသားလေးဘာလို့ငိုနေတာလဲ။ဘိုးကြီးလည်းကြည့်ပြီးတော့ငိုနေတာကိုကြည့်ပြီးပြောတာပေါ့။သူ့စိတ်ထဲမှာလည်းကောင်းများကတော့ငိုကလေးကချစ်ပြီးသားပါဒီငုံလေးများဝန်ဆောင်ရလားမသိဘူး။အဲ့ဒါနဲ့သားလေးဘာလို့ငိုနေတာလဲလည်းမသိတော့အဖေမျက်နှာဆင်းရဲကြီးဆူလိုက်ကြည့်ပြီးတော့သူ့ရဲ့အဖေလေးမိလေးနဲ့ကိုယ်ရံလို့တာလဲနင်းမယ်အားရတဲ့ငယ်ချင်းပေါင်းနေနေရေကောင်မောင်နှမတွေနဲ့ကိုယ်ရံလို့တာလေနင်းမယ်နင်းငါ့ကိုတော့မကြည့်နဲ့နင်းကိုအရှမ်းမုန်းနဲ့တိတ်မုန်းနေတဲ့ဆိုပြီးတော့တခါတည်းအော်ဖြစ်တော့တာပဲအဲဒီတော့မှအဖေကမြင်တယ်ပါလိကငုံလေးလားဆိုတော့မှအဲဒီမှာဖုတ်ပြီးဆိုတဲ့ကြောင့်မမဆန်းဆန်းနဲ့ပြန်တွန်းပြတာပေါ့လေမပြစ်ပါနဲ့ပတနာခံတောင်းပန်နေတဲ့ရှားတွေကရဲ့ရဲ့တွေတွေကြည့်ပြီးတော့တောင်းပန်နေတဲ့ရှားတွေကဖြစ်ဖြစ်အောင်ပြင်လိုက်တယ်ဒါကြောင့်ခမကြီးကိုသူ့တိတ်မုန်းနေတဲ့ဆိုပြီးတော့အဲ့ဒါအဖေကမုန်းနေတော့တာကဲကိုမုံနဲ့မုံကလေးနဲ့တွေ့တာအပြီးနှံ့ရလားမဆောက်ဘူးဒါတော့မှကိုကတတစ်ဖက်တည်းမုံနေတာမို့လို့အဖေကိုကိုကကြည့်နေရတာအဖေကတော့ကိုသားကောင်ကမိတ္တကြီးနဲ့မဖြစ်ဘူးလားဖြစ်ပါဖြစ်နေဖခင်မိတ္တကြီးတော့ရနေတာပေါ့ကိုဆိုးတာကြတော့ကိုကလည်းမုံနေကိုအဖေမိကလည်းအတိတ်ဘဝတွေဘာတွေပြန်မှတ်မိလို့ပဲဖြစ်ဖြစ်မမှတ်မိဘဲနဲ့အလိုလိုသံတမာဝကရိုက်ခတ်နှိုးတော်လို့ပဲဖြစ်ဖြစ်ပေါ့လေကိုယ်ကိုသာသမီကြီးတို့ကိုယ်သင်မုန်းကမုန်းကြည့်ကမကြည့်ရင်ချက်ကနေစီရနဲ့ရိုင်းကိုနှက်ဖို့စူဖို့ကျင်းမှုတော့ပဲစဉ်းစားနေတယ်ဘယ်လောက်သိသေးရာဆောင်းခံလေသူတင်တော့ဝါရင်းလုံးကထက်တဲ့မဂဇင်းတောက်ထဲမှာဖတ်လိုက်ရတယ်ဒါတကယ်လက်ရှိဖြစ်ပြပေါ်လေအမောင်ကြီးကို3ယောက်ရဲ့အဖြစ်ချင်းဆရာတော်တန်ကတော့3မှာပါပဲအမောင်3ယောက်လို့ဆရာတော်တွေဖြစ်နေကြပြီခုချိန်မှာစက်တော်40တော်ဆရာတော်တွေပေါ့အဲ့ဒီဆရာတော်ကြီးအမွားဦးသုံးသုံးဦးမိနေကနေမှမွေးလဲမွေးရောကလေးဘာလို့နာပါလိခရစ်စပြီးတော့မွေးလဲမွေးရောမိနေကရဲ့ပြင်မကဖေကစောင့်နေတာပေါ့လေသားလေးများမွေးမလားသမီးလေးများမွေးမလားနဲ့တထိတ်ထိတ်နဲ့စောင့်နေတာဦးဝဲဝင်နေဟောတော်နဲ့ကြိုက်သေးတဲ့ကသားဖားပြည့်တဲ့ဆရာလက်တွေကယောက်ျားလေးတုံးယောက်ျားလေးယောက်ျားလေးတော့မတရားမကဘူးသုံးယောက်တောင်သုံးမောက်ပြီးမွေးတဲ့တော့နဲ့អော်လဲអော်လိုက်ရောမိနေကအမြင်ကစောင့်နေတဲ့ဖေကနှစ်ကြီးတောင်ကဆွဲကြိုင်နေဒါပေမဲ့ဒီခလေးသုံးယောက်အိမ်သတ်မယ်ဒီခလေးသုံးယောက်ကိုလည်းသတ်မယ်ဒီခလေးသုံးယောက်ကိုမွေးတယ်ပြိဿာနေလွယ်ထားတဲ့မွေးပြီးတဲ့အမေကိုလည်းသတ်မယ်ကိုယ်စင်းလေးကိုရောကိုသားသုံးယောက်ကိုရောချက်ချင်းကိုသတ်တော်မလို့လေမိနေကနဲ့ဝမ်းမြေတကယ်ကဲလို့ဖေကဒီကဝိုင်းပြီးတော့ဆွဲထားရတယ်မလုပ်ပါနဲ့မလုပ်ပါနဲ့ဝိုင်းပြီးတော့ဆွဲထားကိုသားကိုတတ်တယ်လို့ကြားလို့တော့မကောင်းပါဘူးဘယ်လို့မှတားလို့မရဘူးအဲ့ဒါနဲ့ရောက်ကြောင်းဆရာတော်ပြီးခဲ့တဲ့ရောက်ကြောင်းဆရာတော်ကလည်းသင်္ကန်းမွေးရောရနဲ့တခါလေးကြီးပြီးတော့လာရလာပြီးတော့ချောင်းဆရာတော်ပေါ်လို့မမသူရဲ့တို့တွေအရင်ဘဝတုန်းကမိမမတီးရှိခဲ့လို့ဒီဘဝတီးဆက်ဖို့လာတာဖြစ်မှာပေါ့မိငုံတလေတီးပြန်ဆက်ဖို့လာတာဖြစ်မှာပေါ့တို့ရဲ့အစ်စ်တွေတွေအပြစ်ချေဖို့လာတာဖြစ်မှာပေါ့ဘာလို့စိတ်ဆိုးနေရတာလဲမဟုတ်တယ်မဟုတ်ဘာညာဆောက်ရခြင်းပေါ့လေသူတစ်ပါးတစ်ခုတည်းချင်းအစ်စ်ဒီရောဘာရင်းရောဝိတွေးရဲ့သဘောတရားတွေကိုတန်မြဲလေးဘုံသဘောတရားတွေအမျိုးဆုံးရှင်းပြတော့မှာအဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီတခါကြီးကသဘောပေါက်သွားတယ်ရှင်ဗျာကိုเจ้าကိုအေးချမ်းချမ်းပြန်တော်မူပါအေးသီးသီးပြန်နိုင်ပါဘူးတပိတော့သူတို့ကိုအခုမတတ်သေးပါဘူးခင်ဗျာဒါပေမဲ့နေနေကြီးလာလို့ဆင်းတော့တပိတော့သတ်မယ်ခင်ဗျာဒီကောင်တို့ဒုက္ကိမလုံးဝရှင်းမထားနိုင်ဘူးဒီကလေးတို့ညာကိုလည်းသတ်မယ်သူတို့ရဲ့အမေကိုလည်းသတ်မယ်ဒီကွဲအနေနောက်ခါမှသတ်တာတတ်ဖို့ခုတော့လည်းမသတ်ဘူးငါတတိပေးဆိုပြီးတော့ခရီးကြောင်းပြီးတော့ကြောက်ရွံ့ဆရာတော်ကလည်းကြောင်းပြန်သွားတယ်အဲ့ဒီနေ့တော့မသတ်ဖြစ်ပါဘူးမသတ်ဖြစ်ပေမဲ့ဒီကလေးတို့ညာကိုဖေကအရန်မုန်းတာအဖေလေးမုန်းတာလားဆိုတော့မဟုတ်ဘူးအမေကလည်းစိတ်မုန်းနေငွေကလေးကလူတစ်ဆက်ကလေးမှမတိုက်ဘူးဒီသုံးကောင်တော့ငါလုံးဝလူမတိုက်နိုင်ဘူးသိပါသည်အဲ့ဒါနဲ့နောက်တော့အဲ့ဒီဓမ္မရဲ့အကူဖြစ်တဲ့ပုဂ္ဂိုလ်ပေါ့လေခလေးလေးတော့လည်းကြည့်မယ်ဆိုတော့ဦးကြီးပေါ့ဦးကြီးကလူမှုနဲ့တိုက်ပြီးတော့မွေးထားရတယ်မွေးရရလို့သုံးမျက်သားအရွယ်လောက်ရောက်တဲ့အခါကျတော့ဖေကတတ်ဖို့လားချောင်းမြန်တော့ဒီကောင်နဲ့သုံးမျက်နဲ့ရပြီဒီကိစ္စကြီးပဲလို့တော့မသိဘူးသုံးမျက်သားအရွယ်မှာကိုတတ်ပြမှဖြစ်မယ်အဲ့ဒါနဲ့ရောက်ဆုံးအဲ့ဒီခုနအတော်ရင်းဦးလေးရပေါ့လို့ဒီတို့အိမ်မှာထားလို့တော့မဖြစ်ဘူးဒီတိုင်းထားလို့ရှိရင်တော့ကိုယ်ကနာပြီးတော့တတ်ပါပဲရောက်ကြောင်းဆရာတော်ကပဲထူလိုက်တော့မယ်ဆိုပြီးတော့ရောက်ကြောင်းဆရာတော်ကိုထူလိုက်တယ်အဲ့ဒါနဲ့ကလေးသုံးယောက်အမောင်ကြီးသုံးယောက်ရောက်ကြောင်းရောက်သွားရောပေါ့ ရောက်ရောက်ရောက်တဲ့ခါမှာနည်းနည်းလေးကြီးလာခုနှစ်နှစ်သားလောက်ရောက်တဲ့ခါကျတော့ဒီကလေးတွေကအရွယ်လေးလေးရလာပြီဆိုတော့ပို့ပြီးတော့ဒေါ်လာညင်းဆန်လာတယ်။ကျောင်းတိုင်းကြီးတရုံတို့နဲ့လက်သေးနဲ့ထိုးလိုက်ကျောင်းချမ်းကြီးကိုတိုင်းတိုင်းဆိုင်လိုက်ဆရာတို့နဲ့ဆောင်းတရုံလုံးဆောင်းလိုက်ဆရာရောက်ကြောင်းဆရာတွေကတော့ထည့်ကလေးလေးတို့ဘာဖြစ်နေကြတာလဲ။ဒီကောင်းလေးကိုလက်စားကြည့်ခြင်းလို့ဟာမင်းတို့ဘယ်ကောင်းလေးကိုလက်စားကြည့်ခြင်းတာတော့တပိဒါတို့ရဲ့အဖေကိုလည်းလက်စားချီးခြင်းနဲ့တတ်ပြည့်ခြင်းနဲ့တပိဒါတို့ကိုတတ်ခွင့်တဲ့ကောင်းတွေကိုလည်းပြန်တတ်ပြီးတော့လက်စားချီးခြင်းနဲ့တပိဒါတို့ကိုတတ်ဖို့အတွက်ဘိုင်းဘုံပံပိုးတဲ့ကောင်းတွေကိုလည်းလက်စားချီးခြင်းနဲ့ဒီကောင်းတွေကိုသိအောင်ကိုတတ်ခြင်းနဲ့အမင်းတို့ကဘာဖြစ်လို့တတ်ခြင်းလဲရင်းမောလုံးကကျွန်တော်တို့ကိုတပိဒါတို့ကိုသူတို့တတ်ခဲ့တာပဲကဲမင်းတို့သူတို့ကိုပြန်ပြီးတော့ခလင်းစားမင်းတို့ကပြန်ပြီးတော့ခလင်းစားချီးမယ်ဆိုတော့မင်းတို့ကဘာနဲ့ပြန်တစားချင်ပါလေဘာနဲ့ပြန်ပြတ်ချင်ပါလေတပည့်တော်တို့ကသနတ်ရှိတယ်ဆရာအဲမင်းတို့သနတ်ကပဲဘယ်ရရတာတော့အရင်ဘဝတော့ကသိမ်းထားတဲ့သနတ်ဒီရွာရဲ့အရင်ကမကြည့်မအောင်ပါရှိပါတယ်အဲ့လိုပြောတော့တခါလေးရွာသူများသားတွေနဲ့ရဲတွေနဲ့ခေါ်ပြီးတော့မကြည့်မအောင်သိကြတာပေါ့အကြောင်းပြန်ကမကြည့်မအောင်သူ့လဲသူ့လိုက်ရောအဲ့ဒီမှာသနတ်တွေထွက်လာတယ်အရင်ဘဝတော့ကသူတို့ညှဉ်းဖားခဲ့တဲ့သနတ်ဒီအဲ့ဒါနဲ့ယေရှုကငါဒီသနတ်ဒီအဒီညီကို၃ယောက်ကိုလည်းဆန္ဒနေပါလိမ့်ယူထားပါလိ။အဲ့ဒါနဲ့ရောင်ကြောင်ဆရာတော်ကဒီကလေးတွေကိုဒီတိုင်းထားလို့တော့မဖြစ်တော့ဘူး။ဒီတိုင်းဆိုတော့ရိုင်းရိုင်းဆိုင်ဆိုင်နဲ့တကယ်ကိုကို့ဖေကိုလည်းဖတ်တော်ပါပဲ။တန်တဲ့လေးတမှုတွေလည်းအများကြီးဖြစ်တော်ပါပဲ။ကိုရင်ဝဲပေးလိုက်မှဖြစ်မယ်ဆိုပြီးတော့အုံနာလုံးကိုကိုရင်ဝဲပေးလိုက်တယ်။ကိုရင်ဝဲပေးပြီးတော့လည်းအတူတူထားလို့မဖြစ်ဘူး။အတူတူထားလို့ရှိရင်အဖေကိုတတ်ဖို့နဲ့တခြားသူတို့တတ်တဲ့လူတွေကိုတတ်ဖို့ပဲတိုင်နေကြမှာပဲဆိုပြီးတော့တချောင်းဒီတချောင်းဒီသာသနာ့တွေကိုပို့ခလိုက်တာပေါ့လေမြို့မြို့ကသာသနာ့တွေတစ်မြို့တိမ်ပါစီတစ်မြို့စီသာသနာ့တစ်ခန်းစီဖွဲ့ပြီးတော့ပို့လိုက်တယ်သာသနာ့တွေရောက်ဖျံဟုတ်တဲ့ကတော့သာပိတိသီလားဆရာကျောင်းမတွေနဲ့အများနဲ့ဖြစ်တွေ့ရတော့စိတ်နှလုံးတွေလူညံ့ကြောဆောင်လာတော့ဟိုတုန်းကလူကလေးသားချင်းနဲ့စိတ်တွေတတ်ချင်တဲ့စိတ်တွေမရှိတော့ဘူးအာဂိယေဇူးမြေကြီးဒီလိုဆိုတာလည်းနားလည်လာတယ်။မိဘကြီးသူဆိုတာကမွေးပြီးတဲ့နောက်ကိုယ့်ကိုပြုစုဆောင်ဆောင်မှလူလူတိုက်ပြီးမှစာရင်းစာတွေပြီးမှဝတ်စာတွေဆင်းရင်ပြီးမှမဟုတ်ဘူး။မွေးလိုက်တာနဲ့ကိုယ်ပဲပြီးသူကမရှိဘူးလား။ရှိတယ်နော်။သူမိကလေးတွေရှိတယ်မရှိရသေးဘူး။မွေးပြီးတဲ့နောက်တို့လည်းတစ်ဆမမှတစ်ဆမနဲ့ပြစ်ထားတဲ့အနေပြေးပြီးရှိသလားပြေးပြီးဆက်ဖို့လိုသလားဆိုပြီးတော့မေးထားတာရှိတယ်။ဘဝနဲ့လွယ်ပြီးတော့မွေးပြီးလိုက်တာဆိုတာကျေးဇူးရှိနေပြီနော်။ကိုယ့်ရဲ့ခန္ဓာကိုယ်သားတွေကအဖေရဲ့သွေးမင်းရဲ့သွေးနဲ့ပေါင်းစပ်ထားတာဆိုတော့အဖေမင်းရဲ့သွေးနဲ့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးရနေတာဆိုတာအဖေမင်းရဲ့ကျေးဇူးရှိနေတော့တာကိုယ့်ကိုဘာမှပေးမှုမပေးဘူးမပေးဘူးကျေးဘူးမကျေးဘူးအဲ့တော့ဘုရားသမားရှင်နေလိုက်တော့မိဘကျေးဇူးတွေလည်းနားနေလာတယ်တစ်ချက်နဲ့စိတ်တွေရှိတော့မိဘကျေးဇူးဆက်ခြင်းနဲ့စိတ်တွေပါပေါ်လာကြတယ်ဒါမှမဟုတ်ဖို့ဖီးနဲ့အမေကလည်းဒီသတ္တနကိုမုန်းနေလိုက်တာသင်္ကန်းကိုသွားတာလေဒီစီလေးကလုံးဝမထောက်ပံ့ဘူးဆွမ်းနေတယ်ဆိုဘာမှမထောက်ပံ့ဘူးသာဝဇ္ဇနာနည်းလေမရှိဘူးနဝကမှလည်းတရားတစ်ချက်မှမရှိဘူးသာသနာ့ကမှစာရီဝါရီတက်ပြီးတော့တရားဒီဘာရီခေါ်လို့တရားဒီဘာရီပြလို့သာသနာ့ကျူနေမှုရက်ဆောင်နေပဲတော့လေလုံးဝတော့မတွေ့ဘူးလုံးဝတော့မဖူးဘူးတိလသမารီပညာနဲ့ပြည့်စုံတဲ့ဆရာတော်တန်ခါတော်တွေဖြစ်လာတဲ့အချိန်တောင်မုန်းလို့ကောင်းလို့အသေးမုန်းတဲ့ကရအရာပြောမှာပေါ့နော်အသေးမုန်းနေတော့တာအဲ့ဒါတခါတည်းကဆရာတော်တမကနေတော်ကြီးအိတ်ကြီးတနေ့ကြီးနေတော့ပေါ်မိတယ်တခါမကြီးမိကောင်းရဲ့လားနေတော်ကြီးလည်းမခေါ်ရဲဘူးလေဟောကုတ်မုန်းနေတာဟုတ်တခါမကြီးမိကောင်းရဲ့လားဆိုတော့ကိုတော့မိကောင်းတို့တနေ့ကြီးနေနေတာပေါ့မိမကောင်းလို့ဆင်းရဲတဲ့ဖိနေမှာပေါ့မိကောင်းတို့တနေ့ကြီးနေနေတာမြင်ရတဲ့နဲ့မိကောင်းကမိတာကိုတော့မုသာဝါဒပြောတာဘူးဘုန်းကြီးဆိုတာဒီလိုမုသာဝါဒမပြောသင့်ဘူးကိုကြောင့်ကိုပြန်ဖို့လို့လို့အဲ့ဒါလည်းကိုမကြည့်ဘူးနော်ခမဲတော်ကြီးကတော့ဒုတိယမှာသုံးတော့ပါခုနကမဲတော်ကြီးကတော့ဒုတိယရှိသေးတယ်ခမဲတော်ကြီးကလည်းသုံးကနေဖေးရုံမှာတက်တော့ဤတော့နောက်တော့သုံးမှာသွားပြီးတော့လူနာမေးကြတာပေါ့နိအဲ့လူနာလည်းသွားပြီးရှေ့မှာတခါလူနာမေးတဲ့သူနဲ့စကားပြောသူနေတာဟုတ်လို့ပဲတာယဟန်သုံးမှာလည်းညင်လိုက်ရောကိုပဲလှည့်သွားတယ်လုံးဝမမြင်ဘူးနော်ခမဲတော်ကြီးကလည်းကိုပဲလှည့်သွားတယ်အဲ့ဆရာတော်ကဒီနေ့ရောက်လာတယ်ဆိုတော့ရောက်နေလာရောတခါကြီးဘလိုလဲသက်သာရင်လာခါ냐မေးတာပေါ့သက်သာတယ်လည်းမပြောမသက်သာဘူးလည်းမပြောဘူးကိုတော်တို့ကိုလို့ကိုလို့ကြပါ ယဟန်ဆိုတာယဟန်လို့လို့ရတယ်ဘုန်းကြီးဆိုတာဘုန်းကြီးလို့လို့ရတယ်ဘုန်းကြီးဖြစ်နေပြီးတော့လူနာလာမင်းရဲ့ဆိုတာလုံးဝမသိတော့ပါဘူးကိုเจ้าဆိုတာပြန်ရပါလက်ကမကြည့်ရနဲ့အဲ့ဒီလိုပဲပြောလို့လိုက်အခုတော့ဆုံးမသွားဘူးပေါ့အဲ့လိုပြောင်းပါဖြစ်လို့ငုံကြည့်နေရတာလေအတိတ်ဘဝသဏ္ဍာန်ကြီးတိဖို့မလိုဘူးလားမသိချင်ဘူးလားကတိရင်တော့မကလေးစားဖတ်တော့နော်အဲ့ဒါရင်မောတော့လည်းဒီမှောင်ကြီးကတော့ကညီကို၃ယောက်ပဲအဲ့ဒီတုန်းကတော့အမှောင်မဟုတ်ဘူးပေါ့ဒီနေ့ဒီနေ့ငယ်တွေပေါ့ဒီကောင်ကတည်သွားမှာပဲဒီကိုရဖြစ်ခဲ့ဘူးလားလေလေမမရလားဆိုတော့မဟုတ်ဘူးစိတ်ကမိုက်ကြတဲ့ပုဂ္ဂိုလ်ဆိုးကြတဲ့ပုဂ္ဂိုလ်ကြီးလူလည်းပဲတတ်ကြတာပဲဓမ္မလည်းလောက်ကြတာပဲလူရဲ့မှုတွေလည်းလောက်တာပဲမရိမှုတွေလည်းကျူးလွန်ကြတာပဲသူတို့မကြည့်လို့ပြတဲ့မကောင်းမှုဆိုတာရှိကုန်မရှိတော့ဘူးဒီကောင်ကပေါင်းပြီးတော့မကောင်းမှုဒုစရိုက်တွေမျိုးစုံကျူးလွန်ကြတယ်သူတို့မှာကလည်းသူကြီးကြားနေတယ်ဓာတိတုတ်ဒီတဏ္ဍီဖြေးတွေကလည်းထိုးထားနေတယ်ထိုးထားနေတယ်ဆိုတော့သူတို့ကဘယ်သူမှမစနိုင်ရကြဘူးသူတို့နဲ့ရန်ဆွေးနေတဲ့ချက်တဲ့တွေပဲရှုံးကြတာပဲပေါ့အဲ့ဒါနဲ့ကြွားထဲမှာမဟုတ်တာတွေလုံနေနေမယ်ပြန်မလုံရင်းကြဘူးပြန်မပြောရဘူးဒီလိုပဲညီပြီးတော့ခန်းနေကြရတယ်တခါတော့အဲ့ဒီကြွားထဲကမျိုးသားနဲ့မျိုးသမီးဖြစ်သူဆုံးတွဲကမိန်းကလေးကိုအခုအကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ကဒီသာသကလိုက်ပြောတယ်သူတို့မှလည်းတင်းကြီးရတဲ့တင်းကြီးသားတွေရှိကြတယ်ဒီကိုသုံးယောက်လုံးအိမ်ဆောင်တွေတွေသူတို့ကလည်းယူထားလိုက်တာဘယ်လောက်မလိုက်လဲဆိုတော့သူတို့ဒီကိုသုံးယောက်ကယူထားတယ်မယားသုံးယောက်ကလည်းညီမရင်းနေယူခဲ့တယ်ညီမရင်းသုံးယောက်ကိုယူထားကြတာနော်အဲ့ဒါအိမ်ဆောင်ရှိတဲ့နဲ့တာသမီးတွေရှိရတဲ့နဲ့မိမလူတွေတယောက်ကိုသွားပြီးတော့အရင်ကြီးပြအောင်စိတ်နှောင့်ချက်ဖြစ်အောင်ဒီသာသကသွားပြောတယ်ပြောတော့ခြေတို့ယောက်ျားလေးကစိတ်တူတာပေါ့ဒေါသထွက်တယ်ဒါပေမဲ့ပြန်လည်းမပြောရဘူးပြန်လည်းမလို့ပြန်ပြန်ပြန်ပဲခံရမှာဘူးသူတို့ကညီညီညွတ်ညွတ်လည်းရှိတယ်ဒီလည်းနဲ့နဲ့တဲ့နဲ့ကလည်းပြီးနေသေးတယ်သူတို့သတ်ပုတ်တွေကလည်းကျွမ်းကျင်ရတယ်ဆိုတော့ပြန်မပြောရဘူးအဲ့ဒါနဲ့အဲ့ဒီခြေတို့ကအဲ့ဒီခြေရွာရှိတဲ့မြို့နယ်ဒေသမှာ community ကြီးစိုးနေတဲ့အချိန် community ကခြေကြီးတွေပါနေတဲ့တောင်သူတဲ့ဆိုင်ရရဲ့ရောက်ကလေးအချင်းအောင်လုပ်ပြကြတာပေါ့လေသူတို့ကြီးဆိုတဲ့ level မှာတ냐မှုတို့လူရမှုတို့နွားဖုံးမှုတို့ဖြစ်လို့ရှိရင်လေလူလူရှိမှရွာလူလူရှိမှရှင်းလက်လက်ဆက်ပြရတယ်။ဒါကြတော့အဲဒီခုနတရားလေးကဒီညီကိုတော့ရောက်ကျူးလွန်နေတဲ့လူရမှုတွေတ냐မှုတွေနွားဖုံးမှုတွေစတဲ့ချင်းကကျူးလွန်နေတဲ့အမှုတွေအကုန်လုံးစက်တွေတက်ကြရတဲ့တော့နေစိုးရီနဲ့တကမှတ်တမ်းတင်ပြီးတော့ community တွေစီတင်ပို့လိုက်တယ်ကိုယ်ရတဲ့ community တွေကလည်းသူတို့ကိုဖမ်းတာပေါ့ဖမ်းမိမဲ့သူတို့ရဲ့ဖေးသွန်းကြောင့်တော်တော်နဲ့ဖမ်းမမိဘူးနောက်ဆုံးတော့ကြာတော့မှညီငယ်သမီးကိုမိတယ်ဘယ်တော့ပဲဖေးသွန်းနေပြီနောက်ဆုံးတော့မိသွားတာပါပဲနော်အဲ့ဒါနဲ့ဒီလည်းပြီးတော့ကိုနှစ်ယောက်ကညီလေးကိုတော့သူတို့နှိမ့်ချကြတော့မှပဲညီလေးတည်းကတော့နှိမ့်ချမခံနိုင်ဘူးဆိုပြီးတော့သူတို့ကလည်းအလဲတူနဲ့အဖမ်းခံရတယ်ဒါနဲ့ညီကိုတော့လည်းမိသွားရောပေါ့သူတို့ကလည်းအချိန်မဆိုင်တော့ပါဘူးတခါတည်းမိတဲ့ရန်ကြီးကမှညပိုင်းမှာပဲဒီဘာလုံးကိုနှိမ့်ပြီးတော့မောင်းခတ်ပြင်ရတယ်။မနေ့ကမနေ့9နိုင်ကြီးမှာဒီညီကို3ယောက်ကိုရွာလူလူရဲ့ရှေ့မှာအရှင်းလက်လက်စက်ပြပါမယ်။အားလုံးလာပြီးတော့ကြည့်ရှုကြပါ။အဲ့တော့လူတွေကလည်းညာအိတ်ရမပြောပျော်နှွှန်းလို့တယ်နော်။ဒီဘုရားမတော်ကလည်းမုန်းညာကြပြီကို။ဘယ်လိုမှပြန်လို့လို့မရလို့ရတာပြန်လို့လို့မရလို့တာအာငင်းနေရတာ။အဲ့ဒါနဲ့နောက်တစ်နေ့လည်းရောက်ရော။ရောက်ပြီးခွန်ကြီးညောင်းရှေ့ကမကြီးကြီးအောင်မှာခွန်ကြီးရောင်းနေမနက်မကန်ကမကြီးမကြီးအောင်ပါသူတို့ကိုတက်ဖို့တွင်းနေပါလိမ့်ကြည့်ကြတယ်။ရာသူရသားတွေကကြည့်ကြတာပေါ့လေဝန်သားအားရနေပြီးကြည့်ကြတာပါလေ။အဲ့တော့သူတို့ကလက်ညံညှို့ထုတ်ထားတယ်။ဒီကတော့အမေကတရားတရားနဲ့တရားလက်မကြီးချိန်ပြီးတော့ညှို့ထုတ်ထားတယ်။ကိုယ်နိုင်တော့ရတော့ဆက်တော့မှာပေါ့။သူတို့ရဲ့အမှုတွေဆက်တော့တယ်သူတို့ကလုံးဝဝန်မခံဘူး။သေကာမှသေတော့ပြင်းပြီးတော့နေကြတယ်။အဲ့ဒီအချိန်မှာပဲရောက်ကြောင်းဆရာတော့ဖယားသားတော့ဆိုတော့မေတ္တာကရုဏာနဲ့မလေးစားဘူးလေ။လူလူချင်းသာဆိုးတဲ့မိုက်တဲ့သူဆိုရင်မခေါ်မတွန်းကြည့်ရတာခင်ဗျားသားတို့ကြတော့ဘိုလ်လိုကြီးခေါ်ပြောတာမဟုတ်တော့မှမေတ္တာကရုဏာနဲ့သူတို့ရဲ့အကျိုးစီးပွားကိုဆောင်ရှောက်ခြင်းနဲ့ဒီ community ရဲ့လက်တွေက community ရဲ့လက်ကလွတ်အောင်ကယ်တင်လို့မရတော့ဒီကတော့လက်သက်ကြီးထုတ်ထားတဲ့သွန်းနှခန္ဓာလေးသွားပြီးတော့ကျေးဒကာကြီးတို့တို့ရောက်အဲ့ဒါနဲ့ပုံဆောင်ကြည့်တာဒါဗုဒ္ဓဘာသာနဲ့ဆံမျိုးဓမ္မနဲ့ဆံမျိုးသံဃာနဲ့ဆံမျိုးတို့ညီတိုင်ပြီးလိုက်တာပေါ့အဲ့ဒါနဲ့ပုံသင်ပြီးလိုက်တာပေါ့တရဏဂုံကျင်းတဲ့ဆရာကသိတဲ့လူကိုသင်ရတာလားရှင်းတဲ့လူကိုသင်ရတာလားရှင်းတဲ့လူကိုသင်ရတာ ဒါပြန်အတုပခန္ဓာဒီမှာသရဏဂုံတင်ရတဲ့ဆရာကပြီးတော့တဲ့လူကိုပြန်လာလားကျန်ရစ်သူကိုပြန်လာလားကျန
်ရစ်သူကိုပြန်လာ
ပါဘူး။ဟောဒါပြန်အတုပဒီကကုသရဏဂုံတင်ခံနေရတာပေါ့နော်။ဒါပေမဲ့လူတွေပြန်လာကြလို့ပြောချင်တယ်။ပြီးတဲ့လူသရဏဂုံတင်နေနေတာနော်။ကဲအလောင်းထုတ်သရဏဂုံတင်ရအောင်လို့ပြောကြဘူးလား။အလောင်းသရဏဂုံတင်လို့ပုံမရဘူးနော်။ပြီးသွားပြီလေဘယ်လိုပြန်လာလဲ။အဲ့လိုဖေးထားတဲ့ပုဂ္ဂိုလ်ကအနည်းငယ်ပေါင်းရင်းမှာစိတ်ဓာတ်ဖြစ်နေလို့ရှိရင်တော့တဏှာကုံယူနေအောင်ဆိုပြီးတော့ခေါ်လိုက်တာပေါ့လေခေါ်ပြီးတော့မှကေတံလူပေးတဲ့နဲ့သူရောပြီးတော့တဏှာကုံဆောက်ပြီးဆိုတဲ့သဘောမျိုးဆိုရင်တော့လေဒါသိသွားတဲ့ပုဂ္ဂိုလ်တဏှာကုံတင်နေဆိုရင်မှန်တာပေါ့အလောင်းကိုတင်လာတော့ပုဂ္ဂိုလ်တော့သိပြီးတဲ့နောက်မပြတ်မလို့ဖြစ်နေတဲ့စိတ်ဓာတ်ကိုတင်တာကိုကမှန်အမှုအနေနဲ့တန်ရည်တို့မိသားစုတွေအဲ့ဒီတက်တွေကလည်းတဏှာကုံယူလိုက်ကြတာပေါ့တဏှာချင်းပြောမယ်ဆိုရင်လေအဲ့ဒါကိုဆောက်ကြည့်ပြီးတော့မှပြလိုက်တဲ့ကုသကောင်မှုတွေကိုသိသွားတဲ့ပုဂ္ဂိုလ်ကိုအညာအတန်းပေးပြီးလို့အဲ့တော့သင်္ခါရဝတ်မှာဆရာတော်ကြီးကသရဏဂုံသင်ပေးလိုက်တယ်။ဆိုတော့သရဏဂုံဆောက်ကြည့်တဲ့ကုသိုလ်လေးရှိနေတာပေါ့။အဲ့ဒီအချိန်မှာပဲဆရာတော်ကြီးကမင်းတို့လူရစုတောင်းညာဆိုတော့ဒီကောင်တွေကိုကလေးစားချီးကျမယ်။အဖိုးကြီးဆုံးကခေါ်လိုက်အဲ့မှာလေကွန်မြူနတီကောင်းဆောင်တယ်ဒီကောင်သွားလာကြည့်လာဆိုပြီးတော့ညာဘက်ကျောကနေတနတ်နဲ့ဆန်းပြနေတယ်အဲ့ဒါထုတ်ရှင်းပေါက်ဖန်ပြီးတော့အကိုကြီးဆုံးကတွင်းနေကြသွားတယ်အကိုကြီးဆုံးကြတဲ့ဆိုတော့၃ယောက်ချိန်ပြီးတော့တရရချိန်ထားတာဆိုတော့လက်မောင်းကြီးချိန်ထားတာဆိုတော့ညီကို၃ယောက်လုံးတွင်းနေကြသွားတယ်အဲ့ဒီမှာလေရွာတွေသားတွေကညီဖို့ပြီးတော့အရှင်လက်လက်ညီပြန်တက်လိုက်ကြပါတယ်အဲ့ဒါတေကန်ဒီလေးမှာတရဏဂုံဆောက်ပြီးတဲ့ကုသိုလ်လေးရနေရှိဘဝတရားတော်ကသူတို့ဘာကုသိုလ်မှပြုမထားဘူးနော်တေကန်ဒီလေးမှာရောက်ချောင်းဆရာတော်တိုင်ပြီးတဲ့တရဏဂုံဆိုပြီးတော့တရဏဂုံဆောက်ပြီးလိုက်တော့တေကန်ဒီသေးသေးလေးမှာကုသိုလ်အာရုံလေးကရှိနေတယ်ကုသိုလ်အာရုံလေးလည်းတစ်ဖက်ကရှိတစ်ဖက်ကလည်းသူ့ကိုတက်တဲ့ community community သူ့ကိုတရင်ပိုးတဲ့ဟိုကောင်အဲ့ဒီပုံကိုယ်လေးပေါ့လေကိုသူတို့တက်တွင်တဲ့လူတွေလက်နဲ့ညှိုးတဲ့ကောင်တွေသူတို့စိတ်ထဲမှာဒီလူတွေကိုလက်ပတ်ပြီးတော့မကြည့်မနဲ့နဲ့မုန်းကြည့်တဲ့စိတ်တွေရှင်းနေတယ်၊နာကြည့်တဲ့စိတ်တွေရှင်းနေတယ်၊မုန်းွယ်ဆွေးနေတယ်ပေါ့။အဲ့လိုမုန်းွယ်လေးဆွေးပြီးတော့ကုသိုလ်အိုင်မင်းနဲ့တွေ့ပြီးတော့သိသွားတဲ့အချိန်သူတို့ကိုကွန်မြူနတီတွေသတင်းပို့တဲ့အမျိုးသားလေးကိုဒီဘဝမှာဖြေတော်ရတယ်။အရင်ဘဝကညီသားတွေကလိုက်ကြတဲ့မိန်းကလေးကဒီဘဝအမေ။အရင်ဘဝကသူတို့ကိုဇနီးမယားသူ့ကိုဇနီးမယားသမီးသားတွေကြီးရတဲ့ညီသားတွေကငါပြောကြတဲ့ကအဲ့ဒီမိန်းကလေးကလည်းညီကိုသမားကိုစိတ်နာနေတာ။အဲ့ဒီစိတ်နာတဲ့အချိန်လေးနဲ့ဆိုတော့ဒီဘဝသူတို့ဝမ်းထဲမှာဝင်လဲဝင်စားလာရောသာရင်ဖြစ်ပေမဲ့မေတ္တာထားနိုင်ပြီလေလား မထားနိုင်တော့ဘူးမိဘတိုင်းကတော့သာသမီပေါ်မှာမေတ္တာရှိကြတာကြီးပါပဲမိဘပဲမိဘမဆိုသာသမီပေါ်မှာမေတ္တာရှိတယ်လို့မပြောရဘူးလ
ား
ပြောရပါတယ်ရေပုံရအချင်းပြောတာပေါ့ရေပုံရဆိုပေမဲ့လည်းကုသပရဒနာကုကုပါပဲမပြောမှလည်းအဲဒီလောက်ကတော့လေမေတ္တာတရားထောင်းပါတာမျိုးရှိတယ်မေတ္တာတရားကင်းမဲ့နေတာမျိုးရှိတယ်ဒါမလို့လုံးဝယဉ်ကျေးမဲ့နေရတော့လည်းမဟုတ်ဘူးခုဒီမောင်ကြီးကိုတော့ရဆိုဆိုရင်လည်းမမွေးကင်းကတော့မိဘမိဘမေတ္တာတွေရှိဘူးလား
ရှိပါ
ရှိတယ်မွေးတော့မှညီမတို့ကငါတို့ကိုဒုက္ခပေးခဲ့တဲ့ကောင်းကြီးဆိုပြီးတော့ဒေါသလေးကဖုံးပွန်းသွားလို့မေတ္တာကမုတ်ကွယ်သွားရတာလုံးဝမရှိရတော့လည်းမဟုတ်ပါဘူးဒီအဖေနဲ့ဒီမိမှာအတင်းမှာမေတ္တာတက်ပြီးတော့ရှိမှာပါဒါပေမဲ့အဲ့ဒီမေတ္တာတက်ကိုဒေါသကရှင်းဖို့အတိုင်းယူသွားတယ်ဒါကမေတ္တာကမေတ္တာဒီမှာမေတ္တာဖတ်ထုတ်ကြတာကိုရှိတော့ဘူးအဲ့တော့ကိုမုံတဲ့ပုဂ္ဂိုလ်ကိုအဖေမိတော်ရတယ်ကိုတော်ပါတယ်ကိုတော်ရတဲ့အဖေမိကလည်းကိုကိုမုံနေတယ်ဆိုတော့အဲ့ဒီဘုရားသိက္ခာနာဆရာတောင်းပါအောင်နော
်
မကောင်းဘူးဒါပေမဲ့လည်းသူတို့သုံးယောက်ကတော့ဆရာဆုံးမနေနဲ့ဖြည့်ဖြည့်ခွင့်ရလို့ကိုတို့တရားထုတ်အောင်တော့ကျူးစားနိုင်ကြတာပေါ့လေလောကကြီးမှာသုရိယာကောင်းမှုဖြစ်လာတာဆိုလိုပါပဲကြည့်တယ်မယ်ဆိုရင်အကောင်းဘက်ကိုယူလို့ရတာကြီးတယ်တကယ်လို့ဒါအဖေနဲ့အမေကသူတို့ကိုချစ်နေမယ်ဆိုရင်တော့သင်္ကန်းဆုံးဖြစ်ပါအောင်လားအဝိရှိလောက်ဆုံးတော့အဖေနဲ့မိကသူတို့ကိုနာနာကြီးကြီးမုန်းပြီးနေရသူတို့ကလည်းအဖေနဲ့ကိုငယ်တုန်းကနာနာကြီးကြီးမုန်းပြီးနေရဒီအမုန်းလေးတွေကြောင့်လေသာသနာ့ဘောင်ကြီးကြောင့်ဖရာသမားတွေနဲ့ဖြည့်ပြီးသူတို့ကောင်ဖြစ်ရတာဆိုတော့မုန်းဆွေးလေးနဲ့ဆွဲပြီးတော့ဒီဒီဘဝနဲ့ဝင်ရတာကကျေးဇူးတင်ကြတဲ့တို့တို့တောင်ဖြစ်နေသေးတယ်နော်အဲကြောင့်ဆိုလိုက်ပါဆွဲခြင်းစင
်
ပြင်းပြင်းလှပါသည
်
သုံးပါဆိုလိုက
်
ကိုယ်တို့ရှိရင်ကိုယ်တို့နဲ့တွေ့ရင်ဘာမှတမိရောက်တယ်လို့ဒီတိုင်းမဲ့လွယ်ပြောလို့မရဘူးနော်အကျဉ်းချင်းရရှိတော့ဟုတ်တယ်ဒါပေမဲ့ကိုတို့အယုံနဲ့သိတော့သေးပါရဲ့ကိုတို့စိတ်လေးနဲ့သိတော့သေးပါရဲ့ရှစ်ဆွဲလေးနဲ့ဆွဲနေမယ်မုန်းဆွဲလေးနဲ့ဆွဲနေမယ်ဆိုရင်လေကိုယ်ကံနဲ့ထိုက်ကံနဲ့အချင်းမြင်ဘဝကိုမရဘဲနဲ့ရှစ်ဆွဲနဲ့ရှစ်ဆွဲကပြီးတဲ့ဘဝမုန်းဆွဲကပြီးတဲ့ဘဝကိုပဲရသွားနိုင်ပြီအခုနရှစ်ဆွဲကြောင့်ပြောတော့ခံပြီးတဲ့ဘဝရဲ့တဏှာပြီးတဲ့ဘဝရဲ့ပြောတာပေါ့အခုကျတော့ဘာသာဖတ်ဆက်ရမှာလဲသောတာကံပြီးတဲ့ဘဝကိုထပ်ဖြစ်ရမယ်လို့ဖြစ်နေတာပေါ့နော်။ဒါပေမဲ့လို့ဘဝကြီးရောက်တဲ့ဆင်းရဲမှာအဓိကကတော့တဏှာပါပဲ။ဒီလိုကငုံနေသူပဲမုန်းရုံတက်နေတော့ဘဝပစ္စည်းကိုဖြစ်နေတယ်နော်။ဒီကနေ့မှာဘဝနည်းနဲ့တိကျတဏှာလို့ခေါ်တဲ့ဘဝတစ်ခုကိုတက်မဲ့တဲ့တဏှာလေးကရှိတယ်။သူတို့ကကိုယ်မုန်းမာတယ်ဆိုတဲ့ပုဂ္ဂိုလ်အပေါ်မှာလည်းဆွဲတယ်ဒီမုန်းတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ရှင်တဲ့တဏှာလေးကလည်းရှိနေတာ။ဒါကြောင့်မလို့မုန်းစနေတွင်နေတဲ့တဏှာကပြီးတဲ့ဘဝကိုရှားသွားတာပါပဲ။အဲတော့အသေးလာတဲ့လူဖြစ်ချင်တယ်ဆိုရင်အစွဲတင်ရမယ်။ဘာအစွဲလဲဆိုရင်ဖြစ်စွဲနဲ့မုန်းစွဲ။ဒါတိကျတဲ့နဲ့ပတ်သက်လို့သင်ချားရမယ်ပြောတာပေါ့။ဝိပဿနာရှုနည်းမှန်နည်းလေးကြောင့်ပြောမယ်ဆိုရင်တော့လေဒိဋ္ဌိတွေဘာတွေကြောင့်သင်ရမှာပေါ့နော်။သူ့နေရာနဲ့ဒီပါပဲ။အဲတော့ဖြစ်စွဲနဲ့မုန်းစွဲအစွဲတင်ရမယ်ဆိုတော့ဒီဘက်ကဆောင်းနေတာကိုဆောင်းတယ်ဒီဘက်ကလည်းတွဲပြီးတော့ဆောင်းနေတာကလည်းဆောင်းအောင်မှာဆိုတော့အစွဲလေးကျင်းနေုံနဲ့မပြီးသေးဘူးဒီဘက်ကလည်းမလုပ်အောင်မလဲဆိုရင်ကိုယ့်ရဲ့ကုသိုလ်ကံကိုပဲအကြီးသေးအကောင်းဆုံးဖြစ်အောင်ညှင့်တင်ထားရမယ်ကိုယ့်ကံကိုယ်ကအကောင်းဆုံးဖြစ်အောင်လုပ်ထားလို့ရှိရင်ကံပြီးတဲ့ဘဝကိုထက်ထက်တန်တန်ဆက်လက်ပပရမှာပေါ့မြင်ကြတော့ဆိုလို့ရှိရင်ဟိုသူတို့ကဘောလေးဦးဇင်းတို့လည်းရှိခဲ့ဘူးတာပေါ့နောက်ဘဝဒီပင်နေပဲအဖေတော်ရင်နဲ့ဒီမိကိုပဲအမေတော်ရင်နဲ့ဒီညီကောင်မတော်မရင်လည်းပဲပြန်ဆုံနေတဲ့ဆက်သွေးတွေမရှိကြဘူးလားခုဝရှိသေးလားမရှိတော့မဆုံးရင်တော့ဥပ္ပောစိတ်နာနေပြီလားဒီအဖေဒီမိနဲ့မဆုံးရင်တော့ဘူးလားဘာလို့တော့အဲ့ဒါကိုကံကူတာအရေးကြီးကောင်းဆုံးဖြစ်အောင်လုပ်တာဒီမိဘကတော့ဆွဲတော့လောင်ဘဝမိဘကတော့ချင်းဖြစ်တော့ဖြစ်မှာပေါ့ဒါမှမဟုတ်ကိုယ်ကံကအစ်မြင့်ဘဝဖြစ်နေရတာနဲ့ကိုမိဘရဲ့ကံကကိုယ်ကံတော့မမြင့်ဘူးဆိုရင်ကိုယ်လည်းပဲဘယ်ပဲရောက်မှာလဲအစ်မြင့်တဲ့ဘဝပဲရောက်မှာဒါတော့ကိုယ်ကံကိုအကြီးသေးကောင်းဆုံးအစ်မြင့်အမြင့်ဆုံးဖြစ်တဲ့ကြောင့်ဖြစ်အောင်ထူထောင်ထားမယ်ဆိုရင်ကံပြီးတဲ့ဘဝကိုအစ်မြင့်အမြင့်ဖြစ်နေကြတာရောက်မှာပါပဲလူဘဝမှရေလူရောစိတ်ကဆွဲနေဦးမှာလားရန်ကုန်မှမန္တလေးမှနဲ့ရောကျိုးကလည်းစံကြောင်းစမှာစံကြောင်းဆွဲရလည်းမရှိဘူးလားဒီခုကံမြင့်ကလေးနောက်ကလူဖြစ်မဲ့သူဘယ်မှာဖြစ်ချင်တာလဲစံကြောင်းမှာပဲလားတက်စီလည်းမဆွဲရဘူးတက်မဲ့လည်းမဆွဲရဘူးအဲ့တော့ကိုယ်ကံကိုအကြီးကြီးကောင်းဆုံးဖြစ်အောင်ညှင့်တင်တာဒါမှမဟုတ်နောက်ဘဝလူဝဲဖြစ်တဲ့ဆိုတော့မဆွဲကြဘူးလားဟုတ်တယ်ကောင်ကလည်းသူပဲရှိနေတယ်အဲ့တော့ကုသိုလ်ကံကိုပြုတဲ့အခါမှာနိဗ္ဗာန်တည်းပြောဟောသူဒါကတော့ပြောမောင်းနဲ့များတာပါဘူးဆရာတော်ကတော့လည်းခေါင်းနေကြပါဘာကုသိုလ်ပဲပြုပြုနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေလမ်းဆုံးပန်းနိုင်လို့ပဲထူထောင်ပေါ့ကိုယ်ကဘုရားသုခံနဲ့ဆိုလည်းပဲသံဃာယူတိုင်းရှင်တော်ရဲ့အထောက်ပံ့ဖြစ်ပါစေပေါ့သစ္စာကဘုရားသုခံနဲ့ဆိုရင်လည်းသစ္စာဘောဓိဉာဏ်ရဲ့အထောက်ပံ့ဖြစ်ပါစေဆရာတော်ကမဟာတော်ကစသည်ကြီးတူပဲပေါ့မိမိလူရှိတဲ့ဘောဓိဉာဏ်နဲ့တကွာနိဗ္ဗာန်ဆန္ဒရဲ့အထောက်ပံ့ဖြစ်ပါစေလို့ပဲထူထောင်ပါလူဖြစ်ပါစေ၊လက်ဖြစ်ပါစေ၊သူထူထောင်နေနေတော့လူဘဝဆိုတာကလည်းဆရာလောင်းတို့ကောင်းတွေ၊ဘုရားသခင်ပန်ခတဲ့ပုဂ္ဂိုလ်တွေပါရမီဖြည့်ဖို့ဆိုရင်သာအကောင်းဆုံးလို့ပြောရတာ။လူဘဝအကောင်းဆုံး၊လူဘဝအကောင်းဆုံးဆိုတာကကုသိုလ်ကောင်းမှုပြုတဲ့ထူထောင်ကကြည့်ရင်သာအကောင်းဆုံးတော့။တရားဥပဒေနဲ့ရတဲ့ထူထောင်ကကြည့်ရင်တော့ဘယ်ကအကောင်းဆုံးလို့။ဘုရားတဆူတဆူရဲ့လက်ထက်မှာကျတောင်းမရတဲ့ပုဂ္ဂိုလ်ကြီးလူရဲ့နဲ့ရဲ့ပဲဆိုကြပါဆိုသူနဲ့နဲ့မှာဘယ်သူကများလဲ။ဟောဒါဖြင့်ဘယ်ဟာကောင်းဆုံးလဲ။တခြားမကြီးတဲ့လေဓမ္မစကြာတရားဟောတော့ဓမ္မကြီးဘယ်လောက်ကျတောင်းမှန်တဲ့ရော။ဒီကံမြင့်မှာဓမ္မစကြာတရားတွေပါလေဆရာတော်ကြီးမဟုတ်ကြဘူးလား။ဓမ္မကဘယ်လောက်တဲ့။ဓမ္မကပဲ78ကတိ။နတ်ကတော့မရှိမတွက်နိုင်အောင်အသင်ရှိအနန္တာလူကတော့သူကတော့ဗရရတော့မာယာဟုတ်တယ်လားဓမ္မစကြာဆိုင်ဟောတယ်နေပြီဘယ်သူတော့ ငါရဲ့ဒီမှာငါရောက်ခဲ့တာနော်ပထမနေ့မှာကဆက်ရောက်ပဲအဲ့ဒီပထမနေ့မှာကိုကဓမ္မရည်ကြီးဆက်ရှိကလေးအဲ့တော့ဘုရားတစ်ဆူတစ်ဆူတစ်ဆက်မှာစိတ်တမ်းဝင်ရတာလက်တည်ဓမ္မကြီးကအများဆုံးလက်ကတော့အများဆုံးပေါ့လေနှစ်ပြီးရင်ဓမ္မအများဆုံးဓမ္မပြီးတော့မှသူနတ်ဓမ္မတွေဆိုတော့လူတွေလူကြီးရဲ့တလေကြီးတွေချွေးတွေပါလေလည်းမရှိဒါဒီလူကလည်းပူတယ်ကြီးနဲ့ဆက်လည်းမရှိစန့်တက်နေတော့ဉာဏ်တွေကရမ်းထက်နေတယ်ဉာဏ်တွေကရမ်းထက်နေတော့မြတ်စွာဘုရားဟောတဲ့တရားတပုဒ္ဒကတာလေးနားလည်ရတဲ့အချိန်ကိုပဲဉာဏ်တွေထက်ထက်နေနေဝိပဿနာလေးနဲ့ရှုပြီးတော့တရားရင်းတရားနဲ့ဒီဉာဏ်ရကြပါတယ်တရားဖွင့်တဲ့အချိန်မှာနတ်ဓမ္မတွေကပို့ပြီးတော့ကျွမ်းဝင်ဖို့လွယ်ပါတယ်သူကတော့အနည်းစုပဲကျွမ်းဝင်နိုင်တယ်ကိုယ်နဲ့ကြည့်လို့ရှိရင်ကြောပါနေမိတာပေါ့မိတာပေါ့ဆိုတော့ကြောင်းကြကြတာပေါ့ဒါကလူဘဝမှာကိုယ်ကလေးနေထိုင်သွားတယ်လဲဆိုတာမကြည့်တာပဲလူဘဝကကြောပါနေပဲချိန်လုံးခဲ့တယ်ဆိုရင်တော့နေ့စစ်တော့လေကြောပါနေတည်းရဲ့အတိုင်းဝန်းမှာပဲရှိပြီးတော့ကြောပါနေချင်းလူဘဝကဖျားသွားလိုက်ကြောင်းတက်လိုက်ဌာနရည်ကြည့်လိုက်ဌာနရည်ဆက်ပြီးလိုက်ဥပုသေးဆောင်သုံးလိုက်တရားရည်နာလိုက်ဘုရားဝိသရီပြုလိုက်တဲ့ကုသိုလ်ကောင်းမှုတွေနဲ့ပဲမွေးလျော်နေတယ်ဆိုရင်သိသွားလို့နေ့စစ်တော့လေသူရမနဲ့တည်းရဲ့အတိုင်းဝန်းမှာဖြစ်မှာပေါ့သူရမနဲ့မျိုးစားရှိတယ်မလားသူရမနိုင်ရဲ့ဘက်မှာရောက်တဲ့ဆန္ဒနေတိုင်းကိုဓမ္မဆွေနေရရှိနေတာနော်အဲ့တော့သူတို့ကောင်းမှုတွေပြုပါရမီတွေရှိဖို့ဆိုရင်တော့လူဘဝကအကောင်းဆုံးတရားရည်ရည်ရည်ဉာဏ်ရဖို့ဆိုရင်တော့နတ်ဘဝကအကောင်းဆုံးအဲ့တော့ဒါပေမဲ့လို့ပြောရင်နတ်ဘဝပဲဉာဏ်ရရတဲ့လူဘဝပဲကောင်းနေတယ်လို့ထူတောင်းနေကြမလို့နိဗ္ဗာန်ကိုသာရှိပြီးတော့ထူတောင်းထားလို့ရှိရင်လူဘဝနဲ့နိဗ္ဗာန်ရောက်မှလူဘဝနဲ့ရောက်မှနိဗ္ဗာန်ရောက်ဖို့ချီးနေပြီတဲ့ဆိုရင်ကိုယ်ကံကလူဘဝကိုပို့ပေးနေပြီ။နတ်ဘဝဓမ္မဘဝနေကြမှာဆရာနဲ့တွေ့ပြီးတော့နိဗ္ဗာန်ရောက်ဖို့ချီးနေပြုံးနေဆိုရင်လည်းနတ်ဘဝဓမ္မဘဝကိုအဲ့ဒီကံကပို့ပေးနေမယ်။ကံကနိဗ္ဗာန်ရောက်မှဖြစ်နေပြုလုပ်ထားလိုက်တာမှလူဘဝရောက်မှဘုရားနဲ့တွေ့ရမယ်ကံပါရင်လူဘဝပို့ပေးနေမယ်။နဘဝရောက်မှဘုရားနဲ့တွေ့ရမယ်ကံပါရင်နဘဝကိုပူပေးနိုင်မယ်။ဇမဘဝရောက်မှဘုရားနဲ့တွေ့ရမယ်ကံပါရင်ဇမဘဝကိုပူပေးလိုက်ပါမယ်။ဘယ်ဘဝကိုရောက်မယ်ဆိုတာကံကံတော့သူဆုံးဖြတ်ပါလိမ့်မယ်။ကံအလုပ်ကိုကိုကဝင်ရှုပ်ကြလို့ရလား။မလို့ဘူးလူဘဝမှာလူဘဝမှာနဲ့လုံမနေနဲ့နော်။နဘဝကျတော့ပြောပါများတယ်ဆိုလူဘဝကျတော့ပြောပါမများဘူးလား။ရတာပါပဲ။ခုလိုချိန်မျိုးတရားဝင်လာတဲ့လူနဲ့ကာလဝိဉ္စံကိုရတယ်လို့ပြောပါများမလို့။အပြောမှာတော့လည်းများပါပဲ။နောက်ဆုံးရတာမှာဟို26ရက်နေ့အကယ်ဒမီဆလပ်ပါကရှိတယ်ပြောတယ်နော်။ဒီအဲ့ဒီနေ့ကျတော့တရားဝင်ဒီလောက်လည်းများပါအောင်လား။ရောတော့မယ်ထင်တယ်နော်။သင်ရောမှာပါပဲ။အဲ့ဒါလူဒီမှာလည်းပဲကြောပါဆရာကရှိတာပါပဲ။ဒါတော့လူရဲ့နိုင်ရဲ့စိတ်ထဲကဘဝကိုလိုက်ပြီးတော့ဒီချင်းသတ်မှတ်မနေနဲ့။လူဘဝနဲ့ပဲရောက်ရောက်၊နတ်ဘဝနဲ့ပဲရောက်၊ဇမဘဝနဲ့ပဲရောက်ရောက်။ရောက်တဲ့ဘဝနဲ့ရောက်ဖို့အဓိကကတော့နိဗ္ဗာန်ရောက်ဖို့အဓိကပဲ။နိဗ္ဗာန်ရောက်ဖို့အဓိကပဲ။ဒါကြောင့်ဘာကုသိုလ်ကောင်းမှုပဲပြုပြုစစ်ဆွဲလဲမမာသေးနဲ့၊မုန်းခွဲလဲမမာသေးနဲ့နိဗ္ဗာန်ရဲ့ထပ်ပံဖြစ်ပါသေး။ဒီနေ့လူရှိတဲ့ဗောဓိဉာဏ်ရဲ့အထောက်ပံ့ဖြစ်ပါသေးလို့လမ်းဆုံးပန်းနိုင်ကိုပဲဥတည်ပြီးတော့ပြုလိုက်ပါ။ကိုရဲ့ကုသိုလ်ကံကိုအကြီးသေးကံဆိုပြင်ပေါ်နိဗ္ဗာန်ရဲ့ချက်မှဖြစ်ပါစေတခုနဲ့တော့မပြီးဘူးပေါ့နော်ဒါနကံမှုပြုတဲ့ဆိုရင်တက္ကိသဒါနရိုးရိုးတည်တည်ပေါ့လူပဲဝိစုကလည်းသနာဆင်းဆင်းမုံမုံမြမြလူကံမှုပုံပေါ်မှလည်းရိုးရိုးတည်တည်လေးလေးစားစားစရိယာဆင်းပေါ်လေဒါနကံမှုပဲပြုပြုဝေယဝတ္တကံမှုပဲပြုပြုတရားဟောတရားနာဘာကုသိုလ်ကံမှုပဲပြုပြုအစဉ်တန်းအမြဲတမ်းဖြစ်အောင်အကြီးသေးကံဆိုဖြစ်အောင်ပြုထားပါဒါဆိုရင်စဉ်တန်းမြင့်တဲ့ဘဝဒီသေးရင်းတဲ့ဘဝကိုရည်သေးကောင်းတဲ့ဘဝကိုလာရောက်ပြီးတော့အမိထားတဲ့သူတွေဖြစ်ပါလိမ့်မယ်။အမိလာတဲ့သူရဲ့အရည်တွေလေးချက်တကဒီနေ့အစွဲကင်းရမယ်ဆိုတဲ့အရည်တွေကိုအနည်းငယ်ချက်ချင်းပြေးခဲ့ပါတယ်။ကျန်တဲ့ဖေးသမီးအားလုံးအမိလာတဲ့သူတွေဖြစ်အောင်ကြိုးစားအထောက်အကူပေးကြပါစီလို့သုမကောင်းတောင်းရင်းနဲ့အမိလာတဲ့သူတရားပိုင်းစစ်ကိုဒီမှာပဲဒီကုန်းချုပ်ပါတော့မယ်။ကျန်တဲ့ဖေးသမီးအားလုံးလည်းချီးကျကြပါ။အရေးအကြီးဆုံးသတ္တခွန်းနဲ့တရားဒီကုန်းချုပ်ပါမယ်။အပ္ပမသီလသံပါတိထာအပ္ပမသီလသမိမလဲယောမဖို့မသာပြင်းပြထက်သန်မကန်သောတတိတရားဖြင့်သံပါတိထာသီလသမားတိပညာဥစွာသောသိခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကျူသာအားထုတ်နိုင်ကြပါစေကုန်သတည်းပိဋကနာနဲ့တကွာစေတဝါလာအနန္တမှာရှိကြတဲ့ လူနဲ့ဇမတ္တဝါအားလုံးကိုရောစိတ်ပါတမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်းဒီနေ့2004ခုနှစ်ဒီဇင်ဘာလ19ရက်ရန်ကုန်မြို့စမ်းဆောင်မြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်အတွင်ကံမြင့်ကျောင်းတိုက်တရားဝဲစစ်မြောက်ကြီးဝိညာဝိသအဖွဲ့နှင့်တရားဝဲအသူရှင်များပူးပေါင်းပြည်သူဆင်ရင်ရှင်းပါရယ်ကိုယ်ရှင်ဝင်တော်ခင်ကျူဦးသမောင်ကောင်းထိုက်ဆွန်တလန်းဆောက်လို့ရည်ဒီသားစုရဲ့ဓမ္မဒါနတရားအစုအမတဒါနနိုင်နိုင်ပံအစုဓမ္မတဲ့မှာအပေလာတဲ့သူလို့ဤပေးထားတဲ့တရားတို့နဲ့ဓမ္မဒါနတရားယူပြီးသူမှဖြစ်ပါတယ်တရားယူခြင်းဒီနဲ့တရားယူမပြီးသူခင်တရားယူခံပုဂ္ဂိုလ်များဒီနဲ့တရားယူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗေလူမြတ်စွာဘုရားရှင်ကိုသူများရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးနဲ့လည်းဥပ္ပခံပြီးတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်အဋ္ဌေ၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥ်ကြီးထားတဲ့လူတွေခြားထားပြီးတော့မျိုးလုံးလေးတွေမိမထားပဲဖွင့်ထားပြီးတော့ဆိုင်တဲ့ဣရိယာပုဂ္ဂိုလ်ရဲ့ပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုံနဲ့ဆန္ဒစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေ။အသေးလာတဲ့သူအသေးလာတဲ့သူတရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့နားကြားရမယ်။အသေးလာတဲ့သူဖြစ်ဖို့အတွက်၁အစွဲပညာမယ်၂တကူကောင်းမဆန်ရဘူး၃ကုသိုလ်ပူနွေးရမယ်၄အသိအမြင်မှန်ကန်ရမယ်အင်္ဂါ၄ချက်ရှိတဲ့ထက်ကမနည်းကအစွဲပညာမယ်ဆိုတဲ့အချက်ကိုရှင်းပြခဲ့ပါပြီအဲ့ဒါကိုယ်စိတ်ကိုအမြဲတမ်းစစ်ဆေးကြည့်နေရမယ်ကိုယ်စိတ်မှာဖြစ်တဲ့သူတစ်စုံတစ်ယောက်ကအမြဲတမ်းပုံရိပ်ဖြစ်ပြီးတော့ဆွမ်းမှုနေသလားမုန်းတဲ့သူတစ်စုံတစ်ယောက်ကအမြဲတမ်းပုံရိပ်ဖြစ်ပြီးတော့ဆွမ်းမှုနေသလားဖြစ်တဲ့သူတစ်စုံတစ်ယောက်ကိုအမြဲတမ်းသတိရနေသလားမုန်းတဲ့သူတစ်စုံတစ်ယောက်ကိုမကြခဏသတိရနေသလားဆိုတာစစ်ဆေးကြည့်ရမယ်တကယ်လို့သတိရနေတာရှိတယ်ဖြစ်တဲ့ပုံရိပ်မုန်းတဲ့ပုံရိပ်ကကိုယ်စိတ်ကိုဆွမ်းမှုနေတာရှိတယ်ဆိုရင်အဲ့ဒီအာယုံကိုဖြောက်ဖြစ်ပြနေအောင်ကြိုးစားရမယ်ဖြစ်တဲ့သူပေါ်လာဘယ်လိုဖြောက်ဖြစ်ပြမလို့မလာနဲ့မလာနဲ့သွားသွားပေါ့နော်အဲ့ဒါဖြစ်တဲ့သူပေါ်လာတယ်ဆိုလို့ရှိရင်လည်းတဏှာစိတ်နဲ့ตายရတဲ့စိတ်မဖြစ်အောင်ဉာဏ်ပါပါစီသံသာပါစီမေတ္တာလေးပို့လိုက်ပေါ့မေတ္တာပို့ရတဲ့နေ့မှာကိုရှင်နေတာတဏှာကဖြစ်နေသေးတယ်ဆိုရင်လည်းတခြားမြတ်စွာဘုရားမြင်ရော်လေးမြတ်စွာဘုရားရဲ့ပုံတော်လေးအာယုံကြည့်ပြီးတော့ဘုရားတုသတိပွားများလိုက်ပေါ့ဖြစ်တဲ့သူရဲ့အာယုံများမှာတခြားကောင်းတဲ့အာယုံတခုအစားထိုးလိုက်ပေါ့ငုံတဲ့သူစိတ်ထဲမှာပေါ်နေတဲ့ဆိုရင်လေသူ့ရဲ့ကောင်းကင်ကလေးကိုရနိုင်နေနဲ့ရအောင်ရှာပြီးတော့မေတ္တာပို့ဘယ်လိုမှမေတ္တာပို့လို့မရဘူးဆိုရင်လေငုံတဲ့အာယုံလေးပြောက်တော့ဖြစ်တဲ့သူတစ်စုံတစ်ယောက်ကိုအစားထိုးပြီးတော့တွေးလိုက်ပေါ့ကိုမေတ္တာထာနာနဲ့ပုဂ္ဂိုလ်ကိုအသာထုတ်ပြီးတော့ကျမ်းပါပါစေ၊ဆန္ဒပါစေမေတ္တာလေးပို့ပေါ့။အဲ့လိုမှမဟုတ်ရင်လည်းမြတ်စွာဘုရားရဲ့ပုံတော်ကိုအာရုံပြုပြီးတော့ဘုရားကုံတော်ကိုပွားများလိုက်။ဒါမှမဟုတ်လည်းသတိပ္ပဏ္ဏဤတိုင်းမြင်မြင်နေလို့ရှုမှတ်လိုက်ပေါ့။ဖြစ်တဲ့စိတ်ပေါ်ရင်လည်း ဖြစ်တယ်ဖြစ်တယ်မုန်းတဲ့စိတ်ပေါ်ရင်လည်းမုန်းနေမုန်းနေဟုတ်တဏှာစိတ်ကြီးနဲ့ဒေါသစိတ်ကြီးနဲ့မှားရမှာမှားရမှာကိုပြောတာမဟုတ်ဘူးဉာဏ်လေးသွင်းပြီးတော့ဖြစ်နေတဲ့သဘောကဘယ်လိုလဲမုန်းနေတဲ့သဘောကဘယ်လိုလဲဖြစ်တဲ့ပုံရိပ်လေးပေါ်နေတာကဘယ်လိုလဲမုန်းတဲ့ပုံရိပ်လေးပေါ်နေတာကဘယ်လိုလဲဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းသိအောင်သူးသူးဆက်ဆက်ကြည့်ဖို့ပြောတာပါပဲအဲ့ဒီလိုအပ်ပြီးပေါ်နေဖြစ်စေမုန်းစေအဲ့ဒါစဉ်းနေစဉ်းမှာကိုကျင်းအောင်ယူသွားရမယ်ဒီကနေ့ကြမှာဆက်ဆွဲလေးမုန်းစေကျင်းအောင်ယူသွားလို့ရပါမလားအသက်ရှင်နေတဲ့တခြားလုံးမှာအများနဲ့ဆက်ဆွဲမှုတွေတစ်ဆွဲဆွဲနဲ့အသက်ရှင်နေပြီးတော့ပေးခံနေတဲ့မှာဆက်ဆွဲလေးဖယ်လိုက်တယ်မုန်းစေလေးဖယ်လိုက်မယ်ဆိုရင်မရပါဘူးစိတ်ဓာတ်အင်အားကြီးပါနေတဲ့အချိန်ခန္ဓာကိုယ်အင်အားကြီးပါနေတဲ့အချိန်မှာတောင်မှဆက်ဆွဲမုန်းစေကိုမတွန်းလှန်နိုင်ပါတော့ကိုယ်အားနဲ့ဆွတ်ယုတ်နေတဲ့အချိန်စိတ်အားနဲ့ဆွတ်ယုတ်နေတဲ့အချိန်ပေးခံနေဆက်ဆွဲကအင်အားနည်းပါးနေတဲ့အချိန်မှာတွန်းလှန်လို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်အသက်ရှင်နေခြင်းမှာကလေးတို့ကဆောင်းရင်းနေလုံးကြိုင်နေရောဖြစ်စေမှုတွေစိတ်မှာမရှိအောင်ကြိုးစားရတာပေးတယ်ပေးတယ်ဆိုတာတကယ်တော့ဘာမှမဆမ်းပါဘူးနေရာလေးပြတ်တောက်သွားတာကိုပဲပေးတယ်လို့ခေါ်တာနောက်ဆက်ဆက်ပြီးတော့မနေရတော့တာကိုပဲပေးတယ်လို့ခေါ်တာနေရာလေးဆက်တက်ဆက်တက်ရှင်းနေရတာနေရုပ်ကနေဆက်ပြီးတော့နေရာလေးပြတ်သွားတာကိုပဲပေးတယ်ခေါ်တာပေးတော့တဲ့ဆိုတာဘာမှသင်ဆန်းတာမဟုတ်ဘူးအဲ့တော့နေနေတုန်းကစစ်စဲမုန်းစဲကင်းတဲ့စိတ်ကလေးနဲ့နေပေါင်းမယ်ဆိုရင်နေရာလေးပြတ်သွားတဲ့အချိန်ကျတော့လေစစ်စဲမုန်းစဲကင်းတဲ့စိတ်ကလေးနဲ့ပြတ်သွားမှာပေါ့စစ်စဲမုန်းစဲကင်းတဲ့စိတ်ကလေးနဲ့နေပြတ်သွားတဲ့ဆိုတာစစ်စဲမုန်းစဲကင်းတဲ့စိတ်ကလေးနဲ့ပြီးသွားတာပဲပေါ့ဒါဆိုရင်သိလားတဲ့ကိစ္စနိုင်ဘူးလားရှင်းနိုင်လေဒီတော့ပေးစင်မှာစစ်စဲမုန်းစဲကင်းဖို့တွေနေစင်မှာကလေးကစစ်စဲမုန်းစဲကင်းအောင်ယူစားကြရမယ်ယူစားနေရတာဒီလေးသက်သိပြီးသားပါပဲလူရင်းကတော့ဒါနသီလသမထဝိပဿနာကုသအာယုတစ်ခုခုနဲ့နေရင်ဒီအစွဲကကင်းမသွားဘူးလားနောက်ဒီတွေတစ်ခုကဒီလိုကောင်မဆင်ရဘူးဒီလိုကောင်ခုနအစွဲကင်းရမယ်ဆိုတာကိုစစ်စဲရဲ့မုန်းစဲရဲ့လို့တစ်ခုခွဲခဲ့တယ်လို့ပါပဲဒီကောင်မဆန်ရဘူးဆိုတဲ့အရေးကြီးဘူးလေတစ်ခုခွဲလိုက်မယ်အလှအပဒီကောင်ဆန်တာရဲ့အကျိုးစီးပွားဒီကောင်ဆန်တာရဲ့လို့ဒီကောင်ဆန်ခြင်းဘယ်လိုရှိလဲအလှအပဒီကောင်ဆန်နေဆိုတာကကိုယ်ခန္ဓာကိုယ်ကာယအလှအပတွေကိုပဲအမြဲတမ်းအစိတ်တည်းတည်းနဲ့နေတာကိုယ်ခန္ဓာကိုယ်လေးကိုပဲအမြဲတမ်းတတိတရားရှိနေတာအလှပပြင်ဆင်တဲ့အချိန်သွားကဏ္ဍနာကဏ္ဍဟပ်ပြင်းတဲ့အချိန်မျိုးခိတ္တကဏ္ဍမှန်ကြည့်တာမျိုးအလှပကျင်တာမျိုးကိုယ်ခန္ဓာကိုယ်ကိုဒေဝိဒ္ဒိုက်ကြည့်တာမျိုးမဟုတ်ဘဲနဲ့သွားရင်လာရင်ဒုဝင်းကရင်နဲ့သွားရင်လာရင်ဒုဝင်းကရင်နဲ့ရောသွားရင်လာရင်ဒုဝင်းကရင်အမြဲတမ်းလိုလိုကိုယ်ခန္ဓာကိုယ်ကိုပဲစိတ်ဓာတ်ရောက်နေတယ်မကြည့်တော့ကိုယ်မျက်နှာလေးအာရုံပြုတာမျိုးမဟုတ်ဘဲနဲ့သွားရင်လာရင်နဲ့လည်းကိုယ်မျက်နှာလေးကဘယ်လိုလေးဖြစ်နေလဲကြည့်ဖြိုးနေတယ်မျက်နှာလေးဆောင်ကြနေတယ်စသဖြင့်ကိုယ်မျက်နှာလေးကိုပဲအမြဲတမ်းသတိရနေတာမျိုးလည်းမရှိဘူးလားကိုယ်ခန္ဓာကိုယ်နာပါလိမ့်လက်မောင်းကြီးကြည့်ပြီးတော့အော်ပိန်သွားခံပြီးဟောဝါလာခံပြီးကိုယ်ခန္ဓာကိုယ်ကာယကိုအမြဲတမ်းစိတ်ဝင်စားနေတယ်ပိန်သွားတယ်ဝါလာပြီးစစ်သွားတယ်ကြည်လာပြီးညူသွားတယ်ဖြူလာပြီးစသဖြင့်ပေါ့အမြဲတမ်းဒါလေးကိုပဲဒီတိတိနဲ့ဆွေးနွေးနေတယ်အလုပ်တစ်ခုခုဘဝအတွက်အရေးကြီးတဲ့အလုပ်တစ်ခုခုဓမ္မမုန်နဲ့ကုသိုလ်အလုပ်တစ်ခုခုလုပ်နေရင်းနဲ့တောင်မှအလုပ်ထဲမှာစိတ်အာရုံပြေဝမဝင်စားနိုင်နဲ့လေကိုယ်ခန္ဓာကိုယ်အလှပလိုမှာပဲစိတ်ကရောက်နေတယ်အလှပဆိုလို့ဟိုလှတဲ့သူဆောတဲ့သူမှရလို့မဟုတ်ဘူးပေါ့နော်လှပြီးဖြစ်စေမလှပြီးဖြစ်စေကိုယ်ခန္ဓာကိုယ်ကာယမှာပဲအမြဲတမ်းစိတ်ရောက်နေတယ်ကိုယ်ခန္ဓာကိုယ်ကိုပဲဆွေးနေတာပေါ့လှတဲ့သူကလည်းငါဘလို့လှနေတယ်ဆိုပြီးတော့ကိုယ်အနာလေးကိုမှန်မကြည့်တော့လဲအာရုံပြုနေတယ်မလာတဲ့ဒီကနေ့ငါ့မှာတော့ကျူးပြီးညံ့နေချင်းဒီနေ့ကနေ့မှာလှလိုက်တာမျက်တွင်းလေးကြီးပြည့်လို့ငါ့မှာတော့မျက်တွင်းကချိုင်လို့ဒီနေ့ကနေ့မှာတော့မျက်တွင်းကြီးပြည့်လို့ငါ့ကျတော့မျက်တွင်းကချိုင်လို့ဒီနေ့ကနေ့မှာပန်းလေးမုန်းမုန်းနဲ့ငါ့ကျတော့ပန်းကြီးကဆွတ်လို့နေတယ်ကိုမလာတာပဲတေးသေးပြီးတော့နေတဲ့လူကြီးရှိလားကိုခန္ဓာကိုယ်ကရအနှံ့ပါကိုပဲအငြင်းတန်းအစိတ်တကြီးကြီးနဲ့အချိန်ကုန်ခံပြီးတော့စိတ်ဝင်တစားဖြစ်နေတယ်ဆိုရင်လေအလှအပဒီလိုကောင်းဆန်နေအရာထဲပြောတဲ့ဒီကောင်ဆန်နေဆိုတာလို့သူများအကျိုးစီးပွားထိခိုက်အောင်လုပ်တာမှမဟုတ်ဘူးသူတို့ဘာအကျိုးစီးပွားထိခိုက်အောင်လုပ်တာကမဆိုးလို့ဘူးကိုယ်အလှပကိုယ်တကူတကူကြီးတကာရကောင်းတာခါတာတည်းကပဲအမြဲတမ်းဆွေးနွေးနေတာလို့ဆိုလိုတာကိုယ်ခန္ဓာကိုယ်နှံ့မဟုတ်တဲ့သူတို့ဘာထိခိုက်အောင်လုပ်နေဆိုတော့အထူးပြောချင်တာမလို့ဘူးပေါ့ဒီငယ်တော့ကြားဖို့ပါလေတချို့လှတဲ့တွေကိုမနာလို့လို့ဆိုပြီးတော့မျက်နှာနဲ့အဆင့်နဲ့ပြတ်တာတွေပါတယ်မကြားဘူးလားကြားဘူးမှာနော်အဲ့ဒီလိုဆိုရင်တော့တရားထိုင်ကြတဲ့ဒီကောင်ဆန်ခြင်းမျိုးကိုဖြစ်သွားတာပါပဲ အဲ့တော့ဒုက္ခနာဒုက္ခရအပ္ပလိမပဲအမြဲတမ်းအခြေတည်းကြီးကြီးနဲ့စိတ်ဝင်စားအချင်းဆုံးနေတဲ့ပုဂ္ဂိုလ်ဟာလေအတိလားတဲ့ဒီမှာဖြစ်နိုင်တယ်ခန္ဓာကိုယ်တွေမကောင်းတော့ကိုယ်မှာဆင်းရဲနေတဲ့ဟာတွေလည်းဒီတိုင်းပဲပေါ့အင်းကြီးလေးဝတ်တယ်လုံကြီးလေးဝတ်တယ်စဝတ်တုံးခန္ဓာလေးတွေကလက်ပပီးငုံကြည့်တာမျိုးတွေမကောင်းနဲ့တွန်းရင်နိုင်နေတဲ့ကိုယ်တွန်းနေတဲ့အာယုံစိတ်ကမရောက်ခွင့်နဲ့ခေါင်းကုန်ပြီးတော့ကိုယ်ဝတ်ထားတဲ့အင်းကြီးကိုယ်ဝတ်ထားတဲ့လုံကြီးလေးပဲငုံငုံကြည့်နေတဲ့လေလည်းမရှိဘူးလားနေရကစိနေကလေးကမင်းမဆွေးလို့ခေါင်းသေးရင်ရလုံးနေပြီလည်းမရှိဘူးလား။လက်မဆွေးထားတဲ့လက်စွပ်လေးညီစီချင်းလို့လက်ကလေးထောင်ထောင်ပြီးတော့ပြောတဲ့သူတွေရော။ကိုယ်ခန္ဓာကိုယ်ကိုလည်းဆွေးနေတယ်။ကိုယ်ခန္ဓာကိုယ်မှာဆင်းရဲရတဲ့အဆင်တန်တာတွေအပေါ်မှာလည်းစိတ်ကအမြဲတမ်းရှောင်နေပြီ။ကိုယ်ကိုယ်တိုင်းလည်းဒါလေးကိုခံစားခြင်းနဲ့သူများလည်းကိုယ်မှာဒီလိုဆင်းရဲရတဲ့စကားကိုသိစေခြင်းနဲ့အဲဒီလိုကိုယ်ခန္ဓာကိုယ်ကရအနှံ့မှာပဲဆင်းရဲနေတဲ့ပုဂ္ဂိုလ်အနှံ့မှာတကယ်ကောင်းဆင်းတဲ့ပုဂ္ဂိုလ်ကလည်းအလေးလားတဲ့သူမဖြစ်နိုင်ဘူးလေ။ကိုယ်ခန္ဓာကိုယ်ကိုဆွဲပြီးတော့သိပါတော့အလောင်းတောင်ပိတ်တာအလောင်းသားပိတ်တာဆိုပြီးတော့ဖြစ်တတ်တာပေါ့ဒါအပေလေးဝင်ကြောက်တာကတော့သိမလားဥစ္စာသိပြောကြတော့မလို့ပါဘူးသင်္ကြန်ကုန်ဒီမှာ၆တယ်၆တယ်ဆိုတာတခြားသင်္ကြန်မဟုတ်ဘူးကိုယ်ခန္ဓာကိုယ်ကာယကိုဆွဲနေတဲ့ပုဂ္ဂိုလ်တွေဆွဲနေတဲ့ပုဂ္ဂိုလ်တွေကဒီဖြစ်သွားတဲ့သင်္ကြန်တွေဒီလိုလောက်ပြုတ်ထားတဲ့နေရာလေးဒီလိုလောက်ထူးထွင်းထားတဲ့နေရာလေးမှာပဲဆွဲပြီးတော့သင်္ကြန်ဖြစ်နေတာဒီလိုသင်္ကြန်ကုန်သွားတော့၆တယ်ဆိုတာအဲ့ဒီသင်္ကြန်တွေက၆တာပဲအဖြစ်ကြတဲ့လက်ကိုခန္ဓာကိုယ်အလောင်းလေးဆွဲနေတော့ကိုယ်အလောင်းကအသွေးတွေအသားတွေယူတွေကြိုးတွေကိုစားရတဲ့အလောင်းစားသိတာပေါ့ကိုယ်အလောင်းကိုပဲမြန်စားရတဲ့လောက်ကောင်လေးတို့ပူမွားလေးတို့ဖြစ်ရတယ်ဆိုတာလေကိုယ်ခန္ဓာကိုယ်ကိုသိဆွဲနေလို့ပဲအဲ့လိုဆိုတော့ဆွဲစရာမကြောင်းသိလို့ရှိရင်မီးချုပ်ပြချလိုက်တာမကောင်းဘူးလားပြန်ကြည့်တဲ့ပြောတော့ကိုယ်အလောင်းကိုစားလို့ရပြီလေအလှမတကူကောင်းခန္ဓာရဲ့နောက်တစ်ခုကအကျိုးစီးပွားဒီကုကောင်ဆန္ဒရေးဒါကတော့ရထိုင်ကျုံးကြတိုင်းပဲပေါ့လေကိုယ့်ရဲ့အကျိုးစီးပွားအတွက်သူတစ်ပါးအကျိုးစီးပွားထိခိုက်နေတာအောင်လုပ်တဲ့ပုဂ္ဂိုလ်ဟာအကျိုးစီးပွားဒီကုကောင်ဆန္ဒရဲ့ပုဂ္ဂိုလ်ဘသူတွေနဲ့ဒီမှာပြီးရောကိုယ်ဆင်ခြင်ရင်ပြီးရောကိုယ်ချမ်းသာရင်ပြီးရောကိုယ်ပြည့်စုံရင်ပြီးရောသူများတွေသာဖြစ်ဖြစ်ကိုယ့်ရဲ့အကျိုးစီးပွားပြည့်စုံမှုတဲ့သူတစ်ပါးသိခြင်းရင်ဆင်းရဲပြီးရိပ်ပေါက်ခြင်းချမ်းရင်ချသည်ဖြင့်လေရောက်ကြည့်နေကြရမှာလို့သိရင်သိပါစေကိုနဲ့ဘာမှမဆိုင်ဘူးကိုစင်ကြီးပြီးရောပဲအဲဒီလိုကိုရဲ့အကျိုးစီးပွားအတွက်သူတော်ဘာရဲ့အကျိုးစီးပွားထိခိုက်နေတာအောင်လုပ်တဲ့ပုဂ္ဂိုလ်ဟာအကျိုးစီးပွားတကူကောင်းဆန်တဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်မျိုးဟာလေအပင်လာတဲ့သူဖြစ်နိုင်ပါမလားမဖြစ်နိုင်ဘာဖြစ်လို့မဖြစ်နိုင်လဲကဲအကြောင်းပြအောင်ကိုယ်ဆင်ကြရင်ပြီးရောကိုယ်ချမ်းသာရင်ပြီးရောဆိုတဲ့ပုဂ္ဂိုလ်သူ့ရဲ့စိတ်အစဉ်မှာကိလေသာတွေကိလေသာတွေနဲ့ဆုံးမှုနေပါပဲ။ဘာကိလေသာများဆုံးဆုံးမှုမလဲ။လောဘကိလေသာပေါ့။လောဘမှာဖြစ်ရတဲ့ဝိသမလောဘပေါ့။မမြတ်တဲ့လောဘပေါ့။မတရားတဲ့လောဘပေါ့။လွန်ကဲတဲ့လောဘပေါ့။လောဘကိလေသာကအများအားဆုံးမှုနေပါ။ဘုသူကြီးကဘာရမလဲဘုသူကြီးကဘာခံစားရမလဲဒါပဲသူအများအားစဉ်းစားနေမှာပဲဘုသူနဲ့တွေ့လိုက်တွေ့လိုက်ကိုရဖို့ဘာဖြစ်ဖြစ်နေပဲကြုံလိုက်ကြုံလိုက်ကိုကောင်းမှုကိုရဖို့ကိုကောင်းမှုကိုကောင်းမှုကိုရဖို့ဆိုတာလေအများအားစဉ်းစားနေတယ်စဉ်းစားနေတော့ကိုရဖို့ကိုကောင်းမှုတည်းဆိုရင်ဘာအကုသို့မဆိုလုံရင်းသွားတယ်သူတို့ဝါရင်းလုံးကတရင်တစ်ခုဖတ်လိုက်ရပါတယ်ပါရာဂွန်နိုင်ငံမှာလေကုန်တိုင်းကြီးတစ်ခုမီးလောင်တော့ကုန်တိုင်းပိုင်ရှင်ကကုန်တိုင်းဖြတ်တဲ့ဖြတ်ပေါက်ဖြတ်ပေါက်ကိုဖြတ်ပေါက်ရှိတာပါလေဖြတ်ပေါက်ကြီးဖြတ်ပေါက်ကိုကုန်လုံးပိတ်ထားနိုင်တယ်ဇီဝနေတဲ့ပုဂ္ဂိုလ်တွေငွေမရှင်းနဲ့ဖြတ်သွားမှသူလိုတယ်ငွေမရှင်းနဲ့ဖြတ်သွားလို့မရအောင်ဆိုပြီးတော့ကုန်တိုင်းရဲ့ဖြတ်ပေါက်ကိုအကုန်လုံးအကြီးရောပြင်လိုက်တယ်ပြင်ပြလိုက်တော့လူပေါင်းများစွာမီးလောင်ပြီးပြေးလာတာပေါ့လူပေါင်း200ကျော်ဖြစ်နေတော့ကဲဒီကုကောင်းဆန်တဲ့ပုဂ္ဂိုလ်ဒီကုကောင်းဆန်တဲ့လောဘပြန်ဆွမ်းမိုးလာပြီဆိုတော့လုံတဲ့မလုံတဲ့ဆိုတာရောသိသေးရဲ့လားမသိတော့ဘူးကဲသူတို့မီးလောင်သွားတော့ရောကဲသူတို့ဝယ်ထားတဲ့ပစ္စံရပါဘူးလားမရတော့ဘူးတော့လူတွေလည်းတည်တဲ့အပြင်ကိုယ်ကုန်တဲ့ကဒီပြဿနာတွေလည်းဆုံးရှုံးလာပါပဲပိတ်ထားတော့အပြင်ကမီးလတ်တမ်းတူကလေးလည်းဝင်ပြီးတော့တက်လို့မရတော့ဘူးလေဒါတော့သူများယူပစ္စည်းအောင်သူတို့ဘာယူပစ္စည်းအောင်လဲလုံးရရောက်တယ်ကိုယ်ယူလည်းပစ္စည်းအောင်လုံးရရောက်သွားတယ်ဒီကောင်ဆန်ပြီးနေဆိုရင်လုံးတယ်မလုံးတဲ့အကောင့်သူဘာမှနားမလဲတော့ဘူးသူတို့လည်းပဲတရားစွဲမခံရဘူးလားလူတမ်းလူတွေမှုနဲ့တရားစွဲခံရတာပေါ့အဲ့တော့ဒီကုကောင်းဆန်တဲ့ပုဂ္ဂိုလ်ဟာအကုသို့မှမများပါမဟုတ်ပြုလို့ရတယ် ကိုကောင်းစားဖို့ကိုအစီအစဉ်ဖို့ဆိုရင်သူများတည်းဆိုင်ရင်သူများတည်းခိုးမှာကိုဘဝအစီအစဉ်မယ်ဆိုရင်ခိုးရတယ်။လိမ့်မညာမှာကိုဘဝပြည့်စုံမယ်ကိုဘဝအစီအစဉ်မယ်ဆိုရင်လည်းလူရင်းရရင်ပါတယ်။ဒီကိုကောင်းစားတဲ့ပုဂ္ဂိုလ်မပြုတ်ရတဲ့အကုသို့မှုဆိုတာရှိဖို့မရှိတော့ဘူး။ဒီစိတ်ဆင်းမှာအများတန်းဘုဒ္ဓတိကဘာညာမလဲဆိုတာစဉ်းစားနေတဲ့လောဘသွန်မှုနေတဲ့အတွက်ကြောင့်သစ္စာပန်သက်ရှင်နေစဉ်မှာလည်းစိတ်အေးချမ်းမှုဆိုတာမရှိပါဘူး။မေးချမ်းတဲ့စိတ်နဲ့သိမယ်ဆိုရင်အမယ်လေးမှမရောက်ပါဘူး။ဒီလိုသာချစ်ယုံလေးနဲ့မကဘူး။အကုသိုလ်တွေကလည်းကျဉ်းလို့နေတာဆိုတော့ဒီကနေ့မှဒီအကုသိုလ်အာရုံတွေချမ်းလာပြီးတော့အမယ်လေးကိုရောက်နိုင်ပါတယ်။ဒါကိုကောင်းဆန်တဲ့ပုဂ္ဂိုလ်အမယ်လေးကိုရောက်မှသာသူပြောကြတာမဟုတ်ဘူးနော်။ကံကောင်းထမလို့လူဖြစ်လာမယ်ဆိုရင်လေဒီကိုကောင်းဆန်တဲ့မိဘမျိုးဒီကိုကောင်းဆန်တဲ့ဆရာသမားမျိုးဒီကိုကောင်းဆန်တဲ့မိဖေအပေါင်းအသင်းငယ်ချင်းမျိုးနဲ့ပဲတွေ့ကြုံရမှာပဲအကျိုးစီးပွားဒီကိုကောင်းဆန်တာရဲ့အလှပါဒီကိုကောင်းဆန်တာရဲ့လို့နှစ်မျိုးရှိပါတယ်အဲ့ညာဆိုလိုက်ပါကိုကျိုးမဖဲ
ကိုတို့မဖဲ
လမ်းမဲ
လမ်းမဲ
လမ်းတဲ့နတ်တို့ကြီး
လမ်းတဲ့နတ်တို့ကြီး
ကိုကျိုးမဖဲ
ကိုကျိုးမဖဲ
လမ်းမဲ
လမ်းမဲ
လမ်းတဲ့နတ်တို့ကြီး
လမ်းတဲ့နတ်တို့ကြီးကိုကျိုးမဖဲလမ်းမဲလမ်းတဲ့နတ်တို့ကြီးကိုကျိုးမဖဲလမ်းမဲလမ်းတဲ့နတ်တို့ကြီး
အဲ့ဒါကျိုးစီးပွားနဲ့ပတ်သက်လို့ဒီကိုကောင်းဆန်တဲ့ပုဂ္ဂိုလ်ကဘာအကုသို့မဆိုပြုရဲတယ်။ဒီကိုကောင်းဆန်တဲ့ပုဂ္ဂိုလ်ကသူ့တို့ကောင်းမှုလည်းပဲမပြုဘူးလား။အကုသို့လုပ်တဲ့တစ်ခါကပြုနေရင်လည်းနာမောကကောင်းစားဖို့နာမောကဆင်းပြီးဖို့ဆိုတဲ့စိတ်လေးနဲ့သူ့တို့ကောင်းမှုလည်းပြုတော့ပြုတယ်။အကုသို့တွေအများကြီးဆင်းရဲပြီးတော့သူ့တို့လေးကြိုးစားကြိုးစားပြုအဲ့ဒီသူတို့ကလည်းအကျိုးပေးမှာပါပဲအကုသိုလ်မှုတွေပြုထားတဲ့ပုဂ္ဂိုလ်ကုသိုလ်ပြုလို့အဲ့ဒီသူတို့ကအကျိုးမပေးမှုရလို့တော့မရှိဘူးဒါပေမဲ့အကျိုးပေးတဲ့အခါမတန့်စင်ဘူးသူများတတ်တယ်လို့ရထားတဲ့ဒီပြုစားနဲ့ပြုတယ်တန်းတယ်ဆိုတော့ဒါနကောင်းမှုပြုတယ်ဆိုရင်အဲ့ဒီဒါနရဲ့အကျိုးကြောင့်တော့အကျိုးပေးတဲ့ဘဝမှာချမ်းသာမှာပဲဒါပေမဲ့အနာရောဂါများမယ်အသက်တူမယ်သူတို့တွေလည်းတွဲမနေဘူးလားတွဲနေတယ်သူများတည်းကခိုးလို့ရတာတယ်။သူများတည်းကခိုးပြီးတော့မှရတာတယ်ဒီပြုစံနဲ့သူတန်းတယ်ဆိုရင်လည်းချမ်းသာတဲ့အကျိုးတော့ရမှာပဲ။ဒါပေမဲ့ကိုရတဲ့အကျိုးစီးပွားတွေရေးချောင်းပြည့်စည်ရတဲ့မိချောင်းပြည့်စည်ရတဲ့သူများခိုးသွားတာနဲ့သူများကလိမ်သွားတာနဲ့ခဏခဏပြည့်စည်ဆုံးဆုံးမဲ့ဒါတွေကလေးတွေကချုံကြီးပြစ်တာနဲ့စသည်အချင်းပေါ့။လိမ်ညာလို့ရတာတဲ့ဒီပြုစံနဲ့သူမဲ့ဆိုရင်လည်းသူတဲ့အတွက်ကြောင့်တော့ချမ်းသာမှာပဲ။ဒါပေမဲ့လိမ်မဲ့ညာတဲ့သူတွေနဲ့ကြည့်ပဲတွေ့မှာပဲ။အဲ့တော့အကုသိုလ်တွေအများကြီးပြုလုပ်ချာပြီးတော့အကုသိုလ်တွေအများကြီးခံရပြီးတော့မှတစ်ခါတည်းအကျိုးကျကျကျကုသိုလ်ပြုမယ်ဆိုရင်ကုသိုလ်အကျိုးရတော့ရပါမယ်ဒါပေမဲ့ဆူကျူပေါင်းများစွာနဲ့ပြုတဲ့ပြီးတော့ခံစားရပါလိမ့်မယ်ဒီကုကောင်းဆန်တဲ့ပုဂ္ဂိုလ်ပြုတဲ့ကုသိုလ်ဟာလည်းအများအားဖြင့်တော့ယရိယာကုသိုလ်နဲ့လက်ပေးလက်ယူကုသိုလ်လောက်ပဲရှင်းပါပါပဲယရိယာကုသိုလ်ဆိုတာကသိတယ်မလားဘယ်လိုကုသိုလ်လဲတချို့ရှိတယ်လေတနင်္လာသာကြီးပွားချမ်းသာခြင်းလို့ရှိရင်တနင်္လာသာဘုံကြီးကိုးဝယ်ရမယ်တနင်္လာသာဘုံကြီးကဆန်းဆန်းမှပို့တယ်တနင်္လာသာကိုတနင်္လာနေ့တိုင်းကဆန်းသွားပို့တယ်စီဝါကြီးတွေအရှင်ကြီးလေးမလို့ပြောတာလည်းရှိမလားပြောတာလည်းမကောင်းဘူးလေအဲ့လိုလိုက်လို့နေတယ်လည်းရှိတာပဲကိုယ်ကအင်္ဂါသာကြီးပွားချမ်းသာခြင်းနဲ့ဆိုရင်အင်္ဂါသာဘုံကြီးကိုစီကပ်ကိုးဝယ်ရမယ်အင်္ဂါသာဘုံကြီးကိုရေးပြီးတော့ထူထမ်းရမယ်အဲ့ဒီလိုကုသိုလ်ပြုကြတော့ကုသိုလ်စစ်စစ်လာကြရရာကုသိုလ်လားရရားကုသိုလ်ရရားကုသိုလ်ကအကျိုးပေးမလားမပေးဘူးပြီးတော့ပြီးမှာပါပဲဒါပေမဲ့နည်းနည်းပါးပါးလေးပဲပြေးပြေးပြေးမယ်တတိယနဲ့ပါးပါးလေးပဲပြေးမှာပေါ့နော်ကိုကိလေးပြောမယ်ဆိုရင်တော့ဖယားပန်းလူတာပဲကိုနှစ်တဲ့ညာလို့လည်းပန်းလူစုပေါ့ဖယားကပန်းလူတယ်ပန်းလူတယ်ဆိုတာနည်းလေးရတယ်ပြောလိုက်ပါသေးတယ်လာတဲ့အဲ့ဒါလေးကိုလူတယောက်ကသူကသူကကောင်းလေးတယောက်ကကောင်းမလေးတယောက်ကိုချစ်တယ်ဆိုရင်လည်းပန်းမပေးဘူးလား။ဘာလို့ပြီးတာလဲ။ဟောချစ်လို့ရှင်းတာပဲနော်။ကိုရင်ကချစ်ချင်းမေတ္တာရဲ့သင်္ကေတဖြစ်နေပန်းပီးတာ။သူ့ကိုချစ်တယ်သူ့ကိုမြင်လို့တယ်သူ့ကိုနှိမ့်တဲ့တယ်ဆိုတာသက်တည်ကြတဲ့အနေနဲ့ပန်းပီးလိုက်တာပဲ။ အဲ့ဒီလိုပါပဲမြတ်စွာဘုရားကိုပန်းလို့ရဆိုတာလေကိုချစ်တဲ့သူကိုပန်းပြီးတာနဲ့ဥပမာကြည့်တယ်ထပ်တူတမ်းများဟိုအစင်းနေနေနှိုင်းရတာမဟုတ်ဘူးနော်မြတ်စွာဘုရားကိုသိပ်ပြီးတော့ကြည်ညိုတယ်သိပ်ပြီးတော့ချစ်တယ်သိပ်ပြီးတော့မြတ်ညိုတယ်မြတ်စွာဘုရားပေါ်မှာချစ်ချင်းမြတ်ညိုတယ်ကြည်ညိုလေးစားပါတယ်ဆိုတာကိုသက်တည်ပြတဲ့အနေနဲ့ပန်းကြီးပူဇော်တာပဲအစင်းဟိုနာရှင်းအောင်လွယ်တယ်ပြောလိုက်တော့ပန်းပေးတာပဲပေါ့ဘုရားကိုပန်းလို့တဲ့လည်းပန်းပေးတာပဲမဟုတ်လားဒါနဆိုတာပေးတယ်ဆိုတဲ့ထက်တာကိုအဲ့တော့မြတ်စွာဘုရားကပန်းလို့တဲ့လည်းပန်းပေးတာပဲဘာလို့ပန်းပေးတယ်လဲဆိုရင်ကြီးညိုလွန်းလို့ညံ့လို့လွန်းလို့ချစ်လွန်းလို့ကိုယ့်ရဲ့ကြီးညိုမှုညံ့လို့မှုကိုသက်သေပြတဲ့အနေနဲ့စိတ်ထဲမှာပဲကြီးညိုနေတယ်ဆိုတော့ကြီးညိုမှဘယ်လိုသိမှာလဲအဲ့တော့စိတ်ထဲကကြီးညိုမှုကိုမြင်မှထုတ်ဖို့ပြန်တာတဲ့အနေနဲ့မြတ်စွာဘုရားကပန်းလို့တာပဲဒါဆိုရင်ကိုယ့်နှစ်သက်ညံ့လို့တဲ့ပန်းလေးယူလိုက်ပေါ့နှင်းစီပန်းနှစ်သက်ရင်နှင်းစီပန်းယူပေါ့စေဘဝနဲ့တိုက်ရင်စေဘဝရှိဖို့ကံကောဘဝနဲ့တိုက်ရင်ကံကောဘဝရှိဖို့အဲ့ဒီလိုမဟုတ်ဘူးဝိညာဉ်ကကံကောညွတ်ဆိုကံကောညွတ်ထိုးလိုက်တယ်ခရင်ညွတ်ဆိုခရင်ညွတ်ဓာညွတ်ဆိုကဲဓာညွတ်မလုပ်တာဒီတပြည့်ကက်ဒီဟိုတပြည့်ကက်ကတော့ထားလိုက်မှာပေါ့နော်ဒီကံကောညွတ်ဒီခရင်ညွတ်နဲ့ကနှစ်သိမ့်ရလားပန်းအနေနဲ့နှစ်သက်တာမဟုတ်ဘူးနော်ဒါထိုးလို့ပြင်တော့ဘလို့ဘလို့ရှင်းပြမယ်ဆိုတဲ့စိတ်နဲ့ကနှစ်သက်တယ်လို့လို့ရှင်းနေတာအဲ့တော့ကိုယ်တကယ်နှိမ့်တဲ့ပန်းကြီးကိုယူပေါ့။နှိမ့်စီပန်းကနှစ်သက်ရရနဲ့ဒိဋ္ဌိကသုမလို့မလှူပါဘူးဆိုပြီးတော့မလှူဘူးဆိုရင်တခြားပန်းကြီးကတော့ဒိဋ္ဌိကဗာဏိသာဆိုရှင်တော့ဗာမန်လေးယူဆိုပြီးတော့ထူတယ်ဆိုရင်အဲ့ဒီပန်းလေးတဲ့သူတို့ကလည်းယရိယာကုသူပဲရှင်းပါမယ်။ယရိယာကုသူဆိုတဲ့ဆိုတော့စိတ်ကဖျားကုံတော်လေးကိုကြီးညိုမြတ်နေတဲ့စိတ်သိပ်နဲ့မပါတော့ဘူး။ပန်းကြီးရဲ့တရကကနှစ်တက်ညံ့လို့မြင့်သင်္ကေတလည်းဖြစ်တယ်။ဂုံပြူခြင်းနဲ့ဂုံပြူခြင်းရဲ့သင်္ကေတလည်းဖြစ်တာပဲ။ကိုယ်နိုင်ငံမှာဟိုချမ်းနိုင်ငံကသမရာကြီးတွေဝန်ကြီးချုပ်တွေတို့လာကြတာ TV တွေသတင်းစာတွေမှာလည်းတွေ့မှာပါပဲ။နိုင်ငံတော်ကြီးတွေတွေ့ဆုံကြတဲ့အခါကျတော့သပွဲတွေပေါ်မှာပန်းကြီးပါတယ်ရှင်းမထားဘူးလား။ဒါနိုင်ငံတော်ကြီးတွေကိုဂုံပြူတဲ့သဘောပဲ။မြတ်စွာဘုရားရဲ့ကျောင်းနိုင်ငံရဲ့ဂုံတော်တွေကိုဂုံပြုတဲ့အနေနဲ့ကိုယ်ကပန်းနဲ့ပူဇော်တာအဲ့လိုဆိုတော့တကယ်ပန်းအစ်စ်နဲ့ထိုက်တဲ့တဏ္ဍာန်ဂုံပြုမှလားဟိုအိဝက်ကြီးခက်နေတဲ့ကြောင်ထော်ထော်လုပ်မှလားဟိုသူများကနိုင်ငံတော်ကြီးကြီးတွေဝန်ကြီးချုပ်တွေပါနေလာတဲ့တပြည့်ကက်နဲ့ဟုတ်လားခင်ကြီးကြီးညွတ်နဲ့ကန်းကုန်ညွတ်နဲ့ထိုးပြီးတော့ဂုံပြုရလားဘယ်သူမှဂုံပြုဘူးနော်လူလူချင်းကိုထွန်းမြတ်ထားတဲ့ပုဂ္ဂိုလ်ကြတော့ခင်ကြီးညွတ်ကန်းကုန်ညွတ်နဲ့ဂုံမယူဘဲနဲ့တကယ်တလောကလုံးရဲ့အမျက်ဆုံးဖြစ်တဲ့ဘုရားကျမ်းမှာကန်းကုန်ညွတ်ခင်ကြီးညွတ်တန်းညွတ်ဘာညွတ်ညာညွတ်ဟိုညွတ်ဒီညွတ်ဟိုဖက်ဒီဖက်တွေနဲ့ထိုးတာဘာမှကျမ်းမှာမလားဒါကစကားသတ်လို့ကျမ်းညံ့ပြီးပြောလိုက်တာနော်အဲ့တော့ဒီကုကောင်းဆန်တဲ့ပုဂ္ဂိုလ်ပြုတဲ့သူတို့ကယရိယာကုသိုလ်ရင်လည်းရှင်းမယ်။ဒါမှမဟုတ်လက်ပြီးလက်ယူကုသိုလ်ရင်လည်းရှင်းမယ်။ဒီလူကဒါပြီးလိုက်လို့ရှင်းတော့ဒီလူတွေကကိုယ်အခွင့်အရေးလေးရမှာပဲဆိုပြီးတော့ပြီးတဲ့ကုသိုလ်ယူကြတော့လက်ပြီးလက်ယူကုသိုလ်အဲ့ဒါလည်းမပြီးဘူးလား။သူ့ကိုသိတဲ့ရပြီးလိုက်လို့ရှင်းတော့သူ့စီကသိတဲ့ဆောင်အခွင့်အရေးတစ်ခုရမှာပဲဆိုပြီးပြီးတာဒါနကုသိုလ်စစ်စစ်မဟုတ်ဘူး။လက်ပြီးလက်ယူကုသိုလ်တဲ့။အဲ့လာလေးနဲ့ဒီလိုလိုအကျိုးမပေးဘူးလားလို့ကလည်းသိကြကြည့်ရပေါ့အကျိုးပေးပါမလားကောင်းတဲ့လူမှန်တဲ့အကျိုးတော့ပေးမှာပဲကုသိုလ်ကောင်းမှုကကုသိုလ်ကောင်းမှုနဲ့ပတ်သက်လို့၃မျိုးရှိတယ်လန္နာဘာကိုညွှန်မှန်းပြီးတော့ပြုတဲ့ကုသိုလ်ရင်းကုသိုလ်ရခြင်းလို့ပြုတဲ့ကုသိုလ်ရင်းနိဗ္ဗာန်လို့ခြင်းလို့နိဗ္ဗာန်ရခြင်းလို့ပြုတဲ့ကုသိုလ်ရင်းကုသိုလ်အစဉ်မနဲ့ဆင်းရှိလေ၃ဆင်းရှိတယ်သစ္စာပန်စီဝါလာတဲ့ဖို့ယာရုတို့ကိုသင်္ဘောကြောကြောင့်စသည်အဖြင့်ပြစ္ဆုတ်ပံစီကောင်းကျိုးတွေသုံးဝင်မဲ့တော့ပြစ္ဆုတ်ပံဇာလာပါအတွက်ဒီမှန်းပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုကပြစ္ဆုတ်ပံဇာလာပါပြီးတော့ရပါလိမ့်မယ်စီဝတ္တဆုပုံစံပြီးတော့ယရိယာကြီးတဲ့အနေနဲ့ပြုတဲ့ကုသိုလ်ကြီးရှိတယ်ယရိယာပြာကတကယ်ကိုပညာကျွမ်းကျင်လို့ယရိယာဆွမ်းနေသလိုရှိရင်ကိုလိုလိုက်တဲ့ယရိယာကြောင့်စီဝတ္တဓာတ်တွေယာရီတို့ဓာတ်တွေစသဖြင့်ရာဆင်းနေတာတွေလူဉ္စနာပြေဝါဓာတ်တွေကိုလိုချင်တဲ့ကောင်းကျိုးရပါလိမ့်မယ်ဒါပေမဲ့နံပါတ်ပြေဆုံးလို့နံပါတ်ချမ်းသာလို့တော့မစင်စားပါနဲ့တော့ကိုယ်ကသီဝတ်တဲ့တည်းလို့ယရိယာကုသိုလ်ပြုတဲ့ဆိုရင်သီဝတ်တဲ့တန်နေတဲ့အဲ့ဒီကုသိုလ်ရဲ့အထွန်းတတိတွေကုန်ပါပြီနံပါတ်တဲ့ကုသိုလ်မရှိတော့ဘူးဒီနည်းပြမယ်ဆိုရင်သီဝတ်တဲ့ကုသိုလ်ပြုတဲ့ဆိုရင်သီဝတ်တဲ့မယ်ကုသိုလ်မရဘူးတဲ့ကုသိုလ်ရခြင်းလို့ကုသိုလ်ပြုတဲ့ဆိုရင်သီဝတ်လည်းတဲ့မယ်ကုသိုလ်လည်းရမယ်ဒါပေမဲ့နိဗ္ဗာန်တော့မရနိုင်ဘူးကုနာပြန်သွားတာပေါ့လေပြစ္ဆုတ်ပံစီဝလလာပါတော့ကုသိုလ်ကောင်းမှုပြုတဲ့ဆင်းပြစ္ဆုတ်ပံစီဝလလာပါတော့ရမယ်ကုသိုလ်မရဘူးနိဗ္ဗာန်မရဘူး ကုသိုလ်ရခြင်းနဲ့ပြုတဲ့ကုသိုလ်ကသီဝလာလာပါဓမ္မတရားမှုစတဲ့အကျိုးတွေလေကိုမတောင်းတမှုနဲ့ရမယ်ကုသိုလ်လည်းရမယ်ကုသိုလ်ကြတဲ့တဏှာမှာကောင်းကျိုးတွေပြီးမယ်ပေါ့ဒါမဲ့နိဗ္ဗာန်တော့မရနိုင်ဘူးနိဗ္ဗာန်ရခြင်းနဲ့ပြုတဲ့ကုသိုလ်တဏှိကနာပါရမီကုသိုလ်မျိုးပြုတဲ့ပါရမီကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကြတော့သစ္စာမှန်သီဝလာလာပါဓမ္မတရားမှုစသည်လေရကုသိုလ်လည်းရမယ်နိဗ္ဗာန်လည်းရမယ်ကုသိုလ်အစဉ်ဆုံးမျိုးသဘောပေါက်ပါတယ်နော်အဲ့ဒါကိုကောင်းဆန်တဲ့ပုဂ္ဂိုလ်ကြတော့နိဗ္ဗာန်လေဒီမှန်ပြီးတော့မပြီးကြဘူးကုသိုလ်ရခြင်းနဲ့စိတ်နဲ့လေကုသိုလ်ရဲ့သဘောကိုနားလည်ပြီးတော့ကုသိုလ်ရဲ့သံသတိအာနိသင်္ကေတကိုယုံကြည်ပြီးတော့ကုသိုလ်ရခြင်းနဲ့လုံခြုံမှုလေမဟုတ်တော့ဘူးပစ္စုပန်ဆံပြီးလို့ဖြေရအောင်ဆိုတဲ့သဘောမျိုးပဲရှိတယ်အဲ့တော့ဆံပြီးလိုက်တော့ဒီတော့မရဘူးလားရတော့ရမယ်ဖြေရတယ်လေပြီးပြီကိုမေတ္တာဆံပြီးလိုက်တာသူစီကစီလိုခြင်းလို့ဆိုတဲ့ရေရွက်တစ်ခုနဲ့ပြီးတာဆိုရင်သူစီကစီရတဲ့အကျိုးနဲ့တင်အဲ့ဒီဆံပြီးရတဲ့အလုတ်ကြီးရဲ့သွန်သက်တိကုံသွားပါဘူး။ဆံပိုပြီးတဲ့ဆံလေးသုံးပြီးပြီးတော့ကျန်ပါပါပြီဆံပါပါပြီ။သူ့ရဲ့ဆံလေးဝက်ချက်တွေပြည့်စုံပါပြီဆိုတဲ့မေတ္တာစေတနာလေးနဲ့ဆံကုသိုလ်ပြုတဲ့သဘောနဲ့ပြီးတာဆိုရင်တော့ပြစ်ဒုက္ခကနသူ့ဘက်ကကြည့်ကြည့်လို့ဖြီးပြီးတာလည်းရမယ်။ကုသိုလ်ကောင်းမှုတွေလည်းရမယ်။နိဗ္ဗာန်ကြီးပါယူမှန်းပြီးတော့ပြီးမယ်ဆိုရင်တော့နိဗ္ဗာန်လည်းရမယ်ပေါ့။ဆိုတော့ဘောင်ဆံဘုကကုသိုလ်မဲ့ပဲ။အဲ့ဒါကိုကျိုးကိုဇီဝကြီးနဲ့ကြည့်ပြီးတော့တကူကောင်းမဆန်နဲ့ဒါဆိုရင်သူ့ရဲ့ဆန့်ကျင်တဲ့နေနဲ့တကူကောင်းမဆန်ရင်တသက်နဲ့လည်းမပြီးသေးဘူး။ဘာလို့အောင်မှာလဲ။တကူကောင်းမဆန်ရင်ဆိုတော့ဘယ်နှကောင်းဆန်ရမှာလဲ။နှစ်ကူကောင်းဆန်ရမှာပေါ့နော်။အမှန်ကတော့နှစ်ကူကောင်းဆန်နေဆိုတော့လည်းငါကတကူကောင်းဆန်တာပါပဲ။ငါသမီးတွေငါရှင်မုန်းအတွက်ငါသားသမီးတွေငါဆွေမျိုးတွေဟုတ်လားငါလေးလို့ဆိုင်ရှိတယ်မလား။ငါအတွက်ငါသမီးငါရှင်မုန်းအတွက်ငါသားသမီးတွေငါစီမျိုးတွေအဲ့ဒီငါလေးလုံးကတော့ဘာကတော့တကူကောင်းဆန္ဒကြီးပါပဲအဲ့တော့တကူကောင်းမဆန်ရဘူးဆိုသူရဲ့ဆန်ရင်ပဲပါရာစီတာလို့ဒီကိုစွန်းနေနေမဲ့ဇူးစားပြုလုပ်ရမယ်ပါရာစီတာကလည်းနှစ်မျိုးရှိပါတယ်အလိုအလျောက်ပါရာစီတာရဲ့ယကုဒကပါရာစီတာရဲ့အလိုအလျောက်ပါရာစီတာဆိုတာကကိုယ့်ရဲ့အတ္တမောညာအလုပ်ကြီးလုပ်တဲ့နေရာမှာတစ်ဖက်သားပေါ်စေတနာမေတ္တာထားပြီးတော့ပြုလုပ်တာဒီအောင်နဲ့ဆိုလို့ချင်းကျိုးမြတ်တစ်ခုတွေဒီအောင်လာပါပဲ။ဒါပေမဲ့ဝေဒူပေါ်မှာသီရဏမေတ္တာထားပြီးတော့ကိုယ့်ရဲ့ကုမ္ပဏီကိုလည်းအကြီးသေးကောင်းဆုံးဖြစ်အောင်လုပ်တယ်။ဒီလိုမျိုးလည်းမှန်ကန်အောင်ရောင်းတယ်။ဝေဒူတွေအားလုံးပေါ်မှာလည်းဝေဒီဖြစ်စီမဝေဒီဖြစ်စီမေတ္တာသီရဏအပြည့်အဝနဲ့ဆက်လိုက်နေလေလွင်လွင်ထွေထွေပြောသူဆက်ဆံနေဆိုရင်အလိုအလျောက်ပါရဟိတာဖြစ်သွားပါတယ်။အလိုအလျောက်ပါရဟိတာဖြစ်တယ်မဖြစ်ဘူးဆိုတာကိုကောင်းကောင်းမွန်မွန်သမမညာမလုပ်တဲ့ပုဂ္ဂိုလ်နဲ့နှိုင်းစီကြီးမှပြိနိုင်တယ်။အလေးထိုးတဲ့ဆိုင်မှာဝယ်ခဲ့ရတယ်နဲ့အလေးမထိုးတဲ့ဆိုင်မှာဝယ်ခဲ့တယ်ဘယ်ဟာကပိုစိတ်ချမ်းသာရော။အလေးမထိုးတဲ့ဆိုင်မှာဝယ်ရတာစိတ်ချမ်းသာတယ်။အလေးကိုခံလိုက်ရတဲ့ဆိုတာကိုယ်သိလို့ရှိရင်စိတ်ချမ်းသာပါမလား။စိတ်မချမ်းသာ။အဲဒီစိတ်မချမ်းသာမှုနဲ့နှိုင်းစီကြီးလိုက်တော့မှကိုယ်အလေးမထိုးနဲ့မှန်မှန်ကန်ကန်ရောင်းလိုက်တဲ့ပုဂ္ဂိုလ်ဟာသဘာသာစိတ်ချမ်းသာမှုလုံးရရောက်တယ်။သူ့မှလည်းပဲသူ့လူကြီးရသွားတယ်ဆိုတာမထင်ရှားဘူးလား။ထင်ရှားတယ်ပြန်ပြရတော့ပြန်စီရဲပဲဆိုကြပါစို့ပြီးပြီးရောပဲနေသားကရဒီလောကကလေးပြီးသွားပြီးရောဆိုပြီးတော့ပြည်နာမပါမေတ္တာမပါဘဲနဲ့ဖြစ်တယ်လို့သိသွားပုံစီတာကလည်းရွေးတည်ရဲဆောင်အင်္ဂရီချောတော့လေဉာဏ်ဉာဏ်တန်းနဲ့မမီမညာနဲ့တခြားတယောက်ကြတော့နေသားတော့သူယူတာကယူတာပဲကန်ထိုက်သူတို့နဲ့သူ့လိုမနဲ့သူယူတာကယူတာပဲဒါပေမဲ့ပြည်နာမေတ္တာထားပြီးတော့အုပ်ကလေးတွေကိုညီညီစီစီရင်းနှီးအောင်ပြီးတယ်ဒီကလေးချိုးတော့လေတကယ်ကိုအခုဖြစ်ပြီးဖြစ်မနေအောင်တတ်တတ်ရရတည်းစီးတယ်လူဥစည်းနေအောင်ရက်နေအောင်ချောညက်နေအောင်စီးတယ်အဲ့လိုဆိုရင်ဘသူစီးထားတဲ့အဆောက်အအုံမှနေရတာသိချမ်းပါမလဲချောညက်နေအောင်ကောင်းကောင်းမွန်မွန်စီးထားတဲ့ပြန်စီရရဲ့လက်ရနဲ့နေရတဲ့အိမ်မှာသိချမ်းပါတာပေါ့ဒါဆိုရင်လက်ရမကောင်းတဲ့အဆောက်အအုံနေရတဲ့အခါမှာစိတ်ဆင်းရဲတာနဲ့နှိုင်းချကြည့်လိုက်တော့မှလက်ရကောင်းကောင်းစိရနာမေတ္တာထားပြီးတော့လှုပ်ထားတဲ့အဆောက်အအုံနေရတာစိတ်ချမ်းသာတယ်ဆိုတာသင်ကြားပါတယ်စိတ်ကိုချမ်းသာလို့ဘယံဆရာကြီးမေတ္တာပို့လို့လက်သမားကြီးမေတ္တာပို့လို့ရင်းရင်းနေရာကြီးမေတ္တာပို့လို့လုပ်ငန်းရှင်တွေသက်လို့ရေလုပ်ငန်းရှင်တွေမေတ္တာပို့လို့နေရတဲ့ဘက်မှာစိတ်ကိုစိတ်ချမ်းသာတာပဲတကယ်လို့ဒါဥဒိယလည်းမင်းမညာအင်္ဂလိပ်ကလည်းဖယုဖယဲတကားတွေပရိမောက်တွေကလည်းရိုင်းတိရိုင်းနဲ့အမိုးကလည်းပေါ့လို့မိုးယူဆိုစိတ်မပြင်းရဘူးလား အဲ့ဒီကျတော့မှအော်ဟိုလက်သမားဆရာဘုရားဆရာဘုရားကြီးနဲ့လုပ်ထတာကောင်းလိုက်တာဆိုတာသိနိုင်လားအဲ့တော့ကောင်းကောင်းမွန်မွန်လုပ်ထားတဲ့အလုပ်ကြောင့်ကိုယ်မှစိတ်ချမ်းသာသူတို့ပါကိုယ့်ရဲ့တမမနာလို့သူတို့ပါစိတ်ချမ်းသာခြင်းနဲ့စိတ်သူတို့ပါကောင်းကျိုးရရှိခြင်းနဲ့စိတ်နဲ့လောက်တာလေးနဲ့နှိုင်းချကြည့်ပြီးနိုင်တာပေါ့ဖြစ်တယ်လို့လုပ်နေတဲ့အချိန်မှာဟိုစီးပွားရေးလုပ်ငန်းလုပ်တာပဲသူကသူနဲ့ဘာမှမဆိုင်ဘူးလို့ပြောလို့မရဘူးနော်အတ္တမေမနလုပ်ငန်းစီးပွားရေးလုပ်ငန်းနဲ့ဖြစ်စေတာမူစေတနာမပါပဲလုပ်ရင်အကုသိုလ်ကဖြစ်နေတာပဲသူများကစီခိုးမှမဟုတ်ဘူးကိုယ့်စီဇီလာဝရတူစီကခိုးလိုက်မှမဟုတ်ဘူးစေတနာမပါဘူးဆိုရင်ကိုယ်အလေးမကုပ်ပဲထားလို့ကိုယ်ရမ်းတဲ့ပစ္စည်းကိုအကြီးတွေကောင်းအောင်လုပ်မထားဘူးဆိုရင်ဒါအကုသိုလ်ဖြစ်နေတာပဲအလေးလည်းမကုပ်ပါဘူးကြီးတွေလည်းကောင်းပါတယ်ဒါပေမဲ့လာဝရတဲ့ဒီပေါ်မှာမချိမငန်နဲ့မမမမဆက်ဆံနေဆိုရင်လည်းဇေယောင်းရင်းနဲ့ပါဖြစ်နေတာတော့အားလုံးဖြစ်နေတာနော်ပစ္စည်းလည်းရည်ရွယ်ဆောင်အောင်လို့ဈေးနှုန်းလည်းမှန်ကန်အောင်လို့ဝယ်သူဘုံမှာလည်းချူချူလာလာပြောဒါဆိုရင်ကုလိုကောင်းမှုတွေဖြစ်နေတာလေခုနပညာပြန်မြောက်ပဲကြည့်ပေါ့လေပုဂ္ဂိုလ်ဖြစ်တယ်လို့သိနေတဲ့ပုဂ္ဂိုလ်လည်းဒီနေ့ကအုပ်ချက်တရားပဲသိဖြစ်တယ်ဆိုတာဆိုကောင်းကောင်းမှုမသိတဲ့သူကလည်းအုပ်ချက်တရားပဲသိဖြစ်တယ်ဒါပေမဲ့ဘိုးမကောင်းတဲ့အောင်ဖြစ်တယ်လို့သိထားတဲ့ပုဂ္ဂိုလ်သိတဲ့ပညာရှားကသိနေရတဲ့သူအကုသိုလ်တွေဖြစ်နေတာစေတနာမှမပါဘူးပြီးပြီးတော့ဆိုတဲ့စိတ်ကြီးဖြစ်နေတာဆိုတော့အကုသိုလ်စိတ်တယ်ကိုယ်တမောညာလို့လုပ်နေတဲ့ကောအကုသိုလ်ကဖြစ်နေတာနော်။ဘုပ္ပယံသတ္တရရကလေးနဲ့ဒီအိမ်မှန်နေတဲ့ပုဂ္ဂိုလ်ဒီဆောက်အောင်သုံးကြည့်တဲ့ပုဂ္ဂိုလ်စိတ်ချမ်းသာပါစေ။အဆောက်အုံလေးရည်သေးကောင်းပါစေ။ရေကန်ဖြစ်နေရေကန်အဆောက်အုံအိမ်ချင်းနဲ့အိမ်မော့ရင်အရည်သေးလေးကောင်းပါစေဆိုတဲ့စေတနာလေးနဲ့သတ္တရရဒီကြောင့်နဲ့ဆိုင်ပြီးတော့သီးနေတဲ့ဆိုရင်အဲ့ဒီကြောင့်နဲ့စိုက်နေတာလေးကောင်းကောင်းမွန်မွန်သတ္တရရဖြစ်အောင်ကြောင့်နဲ့စိုက်နေတဲ့ဓာတ်ကလေးကကုသိုလ်ကံလို့ခေါ်တာ။ကြောင့်ကြောင့်စိုက်နေတဲ့မှာစေတနာကြောင့်ကြောင့်စိုက်နေတဲ့သဘောလေးကိုစေတနာလို့ခေါ်တာပေါ့။ကံစရာစေတနာကိုပြောတာပဲမဟုတ်လား။ပါဠိလေးကြည့်ပါမှာတဲ့တော့။စေတနာဟံစေတနာဟံဘိက္ခူကံမံဝရာမိဆိုတာဖျားဟောထားတာရှိတယ်လေ။အဲ့တော့ကိုယ့်ရဲ့သမီးဝါကျန်လို့စေတနာမုံမုံမြတ်မြတ်တန်တန်စင်စင်လေးနဲ့လုပ်နေတဲ့ဆိုရင်အလိုအလျောက်ပရဟိတဖြစ်ပါတယ်။ကိုယ်လိုလေရပါတယ်။တကူတကပရဟိတဆိုတာကတော့ကိုယ့်ရဲ့သမီးဝါကျန်အလုပ်နဲ့ဘာမှမပတ်သက်ဖြစ်နေသူတစ်ပါးရဲ့အကျိုးစီးပွားရှိရာရှိကြောင်းအလုပ်တွေကိုသင်္ကုန်ခံအမြန်မှန်ခံဝေကုန်ခံပြီးတော့ထုတ်ပေးနေတာအဲ့ဒါကတော့တကူးတကပရဟိတလို့ခေါ်တယ်ဒါကတော့အများကြီးပြီးတဲ့ပရဟိတပေါ့လူမှုရေးနဲ့ပတ်သက်တဲ့ပရဟိတလည်းရှိမယ်သာသနာရေးနဲ့ပတ်သက်တဲ့ပရဟိတတွေလည်းရှိမယ်ပေါ့ကိုဒီနေ့တရားဝင်ပြီးကျင်းပတဲ့ဆိုတာကအလိုလျောက်ပရဟိတလားတကူးတကပရဟိတလားကိုယ့်ကိုတရားမလုပ်ဘဲနဲ့အိမ်မှာအင်းကြီးထိုင်နေလည်းမရဘူးလားကိုယ်တို့ရရင်ကိုယ့်ဘာသာကိုတရားတိတ်ကလေးနားထောင်ပေါ့။သူများကဓမ္မဒါနတရားရှင်ပြီးနေတယ်လို့ကိုယ့်ဘာသာကိုသိသိဝေစာဥပ္ပေနဲ့ရတာပဲ။ဒါပေမဲ့အရှင်လက်လက်နားကြည့်ခြင်းနဲ့စေတနာလေးနဲ့ခုလိုတရားပဲလုပ်လိုက်တော့လေ။ကျန်ဘုရားကပရဟိတမဖြစ်ဘူးလား။ဖြစ်သွားတယ်။အဲ့တော့ဘုရားကပရဟိတလို့ပြောမယ်ဆိုရင်ရတာပါပဲ။အလိုအလျောက်ပရဟိတလို့ပြောမယ်ဆိုရင်ရတာပါပဲ။အများအကျိုးဆောင်ကိုယ့်အကျိုးအောင်လည်းရှိတယ်။ကိုယ့်အကျိုးဆောင်ကိုယ်ကျိုးဆောင်ရအများကြီးမအောင်လားဘလို့အောင်လားအဲ့ဒါကုသိုလ်ပြုတယ်ကုသိုလ်ပြုတယ်ဆိုတာတကယ်တော့ကိုယ်ကျိုးဆောင်အများကြီးအောင်ပဲဒါနာကံမှုပြုတယ်ရှင်းလျာဘဝမဆင်းအောင်ရှင်းလျာဘဝဆက်ဆက်ရပြည့်စုံအောင်ရှင်းနေပြီးအောင်ကိုယ်ကောင်းကျိုးရဖို့ကိုယ်ကျိုးဆောင်တဲ့အနေနဲ့ဒါနာကိုပြုနေတာအများကြီးပေါ့နော်ကိုယ်ကျိုးရဖို့တဲ့ဒါနာပြုတာလေဒါမဲ့လို့အဲ့ဒီဒါနာပြုခံရတဲ့ပုဂ္ဂိုလ်လူခံရတဲ့ပုဂ္ဂိုလ်မှာချမ်းသာမသွားဘူးလားချမ်းသာသွားတယ်ဘုရားဘာကိုဆန့်ကပ်တဲ့ဆိုလို့ရှိရင်ဒါဖြစ်လျက်ဘဝမှာကောင်းကျိုးချမ်းသာတွေရအောင်ဆိုတဲ့သဘောနဲ့တဏှာရိက္ခာစုတဲ့အနေနဲ့ဆိုပြီးတော့တဏှာခီးမှာရိက္ခာတုတ်ခြင်းနဲ့စုဆောင်သိသိတဲ့သဘောနဲ့ဒါနပြုလိုက်တာပဲဒါမလို့စံပုံပြီးတဲ့သံဃာတော်မှာချမ်းသာမတော်ဘူးလားကိုယ်ကျိုးဆောင်အများကျိုးအောင်သီလကောင်းမှုလည်းဒီတိုင်းပဲပေါ့ရှင်လေးတဲ့ကောင်ရိုက်ခြင်းနဲ့မရိုက်ခဲနဲ့သီလကိုလုံအောင်ထိန်းလိုက်တယ်ဒီနေရာကအသက်လည်းမတူအောင်နာယောဂါလေးလည်းမများအောင်သီလကုသိုလ်လေးရပြီးတော့ဒီသီလကုသိုလ်ကလည်းတစ်ဆင့်မေဖို့နိဗ္ဗာန်ကိုရအောင်ဆိုပြီးတော့ကိုယ့်အကျိုးအတွက်သီလနဲ့ထိနေကြပဲ။ဒါပေမဲ့အဲ့ဒီထိနေတဲ့ချမ်းသာမတော်ဘူးလား။ချမ်းသာတော့တယ်ကိုယ့်အကျိုးဆောင်အများအကျိုးအောင်ကုသိုလ်ကောင်းမှုနဲ့ကိုယ့်အကျိုးဆောင်နေစေအများအကျိုးကလိုလိုအောင်မိသားပါပဲ။တတဝအာနုတ္တမချမ်းသာကြပါစေ။မေတ္တာဘာဝနာကုသိုလ်လေးလိုချင်လို့ဓမ္မမောလည်းလူရှိလူချင်းပေါ်များခြင်းလို့စိတ်ကလေးပြင်းနေချမ်းသာလို့တကယ်ကြီးနေခြင်းတို့ပိတာပါရမီတွေရှိခြင်းတို့မေဖို့နိဗ္ဗာန်မှခြင်းတို့မေတ္တာပို့တယ်မေတ္တာပို့ခံတဲ့ပုဂ္ဂိုလ်တွေမှာချမ်းသာမကောင်းလားချမ်းသာသွားတယ်ဒီလိုချင်းဝိဝိဇ္ဇာတို့တကြီးကနှိမ့်တော်မူဘူးတယ်
ကိုနာရီဝါလေးတတိကပြီးတော့ဝင်နေထွက်လေရှုမှတ်လိုက်တဲ့အလို့ကိုအာနာပါနဲ့ဆုလိုက်တဲ့အလို့ကြောင့်ကိုပတ်ဝန်းကျင်မှာရှိတဲ့တတ္တဝါတွေနဲ့တကွာအလောကလုံးချမ်းသာပါပါလိမ့်မယ်ဝိပဿနာလို့အားထုတ်ကြတဲ့ဆိုရင်လေကိုယ့်အတွက်ကိုကောင်းဖို့လုပ်နေနေတယ်ကိုပတ်ဝန်းကျင်မှာလည်းသူတော်ကောင်းတဲ့ဓမ္မတတ်တွေလည်းခတ်ပြီးတော့ချမ်းသာသွားတာပါပဲကိုကျိုးဆောင်အများကျိုးအောင်ကိုတို့ကောင်းမှုဆိုတာကိုကျိုးဆောင်နဲ့အများကျိုးအောင်လုပ်နေတာပဲနော်အဲ့ဒါဒီနေ့တရားဝဲကအလိုလျောက်ပရဟိတရပြောမယ်ဆိုရင်ရတာပဲဓမ္မဒါနကုသိုလ်ကြီးကိုရအောင်ဆိုပြီးတော့တရားဝဲကျင်းပါပြီတရားနာတဲ့ပုဂ္ဂိုလ်ဒီမှာလည်းအကျိုးကြီးများသွားကြတာပဲနမနိကဒီကုကောင်းမဆန်ရဘူးတဲ့အလိုလျောက်ပရဟိတရဒီကုစကပရဟိတရတွေ့ပြီးတော့တုံးပေါ့နောက်တတိယချက်ကပါလေလေအမြတ်တဲ့အချက်ကမှာစာရွက်ကထောင်လိုက်ရပြီလေနော်ကုသိုလ်ပြုနွေးရမယ်ဒါဆိုရင်ကုသိုလ်တွေဟိုရင်းနှီးကြရဲထိတ်ပြီးတော့မီးနဲ့တိုက်ရမှာပြောတာလားဘယ်လိုလုပ်မှာကုသိုလ်ပြုနွေးရနောက်လေ့ကြည့်လိုက်တော့လေကုသိုလ်နဲ့ရှေ့မျောကြည့်လိုက်တော့လေကုသိုလ်နဲ့ခုပစ္စုပန်နှလုံးစင်လုံးကြည့်လိုက်တော့လေကုသိုလ်နဲ့မနေ့ကလည်းကုသိုလ်နဲ့ဒီနေ့လည်းကုသိုလ်နဲ့မနေ့ဆန်လည်းကုသိုလ်နဲ့အရင်လကလည်းကုသိုလ်နဲ့ဒီလလည်းကုသိုလ်နဲ့နောက်လလည်းကုသိုလ်နဲ့အရင်နှစ်ကလည်းကုသိုလ်နဲ့ဒီနှစ်လည်းကုသိုလ်နဲ့နောက်နှစ်လည်းကုသိုလ်နဲ့အတိတ်ပြစ္ဆုတ်ပါအနာဂတ်ကာလ၃ပါးလုံးမှာကုသိုလ်တွေရှင်းအောင်ဆက်ဆက်နေတယ်ဆိုရင်ကုသိုလ်ပူလွေးတယ်လို့ခေါ်ပါတယ်ကုသိုလ်ကောင်းမှုတွေဆက်မပြတ်ရဇတ်ပြုလုပ်နေတာကိုပဲကုသိုလ်ပူလွေးတယ်လို့ပြောလိုက်တာပါ။မာနိတော်တရားကတော့တသကလျာဏောပြုအပ်တော်ကောင်းမှုရှိသည်ပဲပေါ့။အဲ့ဒါဆိုတော့ဒေနာတိတ္တံသတိဝတ်မှာလိုင်းနာရှင်းပြလို့ရအောင်စိတ်တဲ့အင်္ဂါတွေတရားဉာဏ်တွေလည်းတိုးတက်လာအောင်ကုသိုလ်ပူလွေးရမယ်လို့မြမလို့ပြောပြလိုက်တာပါပဲ။ကုသိုလ်ရှိမှအင်္ဂါတွေတစ်ချက်တစ်ချက်ပြောခဲ့တယ်ဒီမှာလည်းမချက်ပြောအောင်ပေါ့။ကုသိုလ်ပူလွေးတဲ့တဲ့နေရာမှာလေပြုပြီးအဟောင်းနဲ့ကုသိုလ်ပူလွေးတာရေပြုစေအစ်စ်နဲ့ကုသိုလ်ပူလွေးတာရေလို့နှစ်မျိုးရှိပါတယ်ပြုပြီးအဟောင်းနဲ့ကုသိုလ်ပူလွေးတဲ့ဆိုတာကပြုပြီးသားကောင်းမှုတွေကိုဖတ်တလဲလဲနှလုံးသွင်းဆင်ခြင်နေတာဘုရုံးကပြုခဲ့တဲ့ကောင်းမှုတွေကိုခုလေအခုပြန်ပြီးတော့ဆင်ခြင်စဉ်းစားနေတော့ကုသိုလ်တွေပူလွေးမတော့ဘူးလားမိထားမယ်ဆိုရင်ကုသိုလ်တွေအင်းဆက်နေမှာပေါ့လုံးကလေးတလားလောက်ကငွေတသိန်းပြုခဲ့မှုတွေအခုတည့်ရစင်းသာစိတ်ကြေးစင်းသာလိုက်တော့နောက်ထပ်တိန့်ချက်တူတယ်စေရင်စင်းသာတော့စေရင်ဒီရာရောက်ပြီအချိန်တရာစင်းသာတော့တိန့်တရာဒီရာရောက်ပြီအချိန်ပေါင်းပထမတော့ဖက်စင်းသာလိုက်တဲ့အချိန်တိန့်တစ်ထောင်ပြူရာတောင်ရောက်သွားတာတစ်ခေါက်ပြန်စင်းသာတိုင်းတစ်ခေါက်အစ်စ်တူတူဖြစ်သွားတာပဲကုသိုလ်တွေလည်းတစ်ထပ်ပြီးတစ်ထပ်တူသွားပါတယ်ပြန်ပြန်ပြီးတော့စဉ်းစားနေတဲ့အတွက်ကုသိုလ်တွေကလည်းပူနွေးနေပါတယ်ကိုယ်စိတ်ထဲမှာကုသိုလ်တက်ကလေးတွေပူနွေးနေတာပေါ့အဲ့တော့ပြုပြီးအဟောင်းလေးကိုလည်းမိပြရမှာမဟုတ်ဘူးဖက်တလဲပြန်ပြီးတော့နှလုံးသွင်းဆင်ခြင်ရမှာအဲ့ဒီတော့နှလုံးသွင်းဆင်ခြင်ပြီးတော့လည်းကုသိုလ်ပူနွေးအောင်ကျူးစားရမှာပေါ့အဲ့တော့ကုသိုလ်ပူနွေးအောင်ဆိုတော့ကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေစာအုပ်ထဲမှာဖတ်တန်းတင်ထားဖို့မလိုဘူးလားဘာမှဖတ်တန်းတင်မထားဘူးဆိုတော့ရုပ်ပြပြန်စင်စားကိုပြုထားတဲ့ကုသိုလ်တွေကပေါ်မလာဘူးစိတ်ထင်ရှားလို့တဲ့ကုသိုလ်တွေကတော့နည်းနည်းပါးပါးပေါ်ခြင်းပေါ်လာမှာပြုတဲ့မှာတစ်ခုမှကြံအကုန်တော့ပေါ်နိုင်မှာမလားဘောနဲ့ဒါကြောင့်ပုံညာပုထကံလို့ခေါ်တယ်ကုသိုလ်ကောင်းမှုစာအုပ်ကုသိုလ်မှတ်တမ်းစာအုပ်လေးပြုလုပ်ထားတယ်။ဗာလိတူမှတ်ဗာလိတူမှတ်ထားပေါ့။နေ့စဉ်တမျိုးကြသူနေတဲ့ဆန္ဒနေ့တိုင်းမှတ်ခြင်းလေးပေါ့လေ။ဒါလည်းပဲအဲဒီတော့နဲ့နေ့စဉ်မှတ်မယ်ဆိုရင်ကောင်းတာပါပဲ။နေ့စဉ်ကတော့ဗာလိတူတယ်အကျဉ်းလေးလေးမှတ်လိုက်တော့ကောင်းတဲ့သဘော။ပြီးတော့မှနေ့စဉ်နေ့စဉ်သူလူတရားသူတာလေးလေးမှတ်တမ်းတင်ထား။ဒီလိုဟုတ်တယ်ဓမ္မတရားဆိုလို့ရှိရင်မှတ်ထားတာတော်တော်ကောင်းတယ်။ဟိုဇေရနာသုံးခုနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုတွေမှတ်တယ်မှတ်တမ်းစာအုပ်ကတအုပ်သက်သက်ထားတယ်။မိဘနဲ့ပတ်သက်တဲ့ကုသိုလ်မှတ်တမ်းစာအုပ်ကတအုပ်သက်သက်ထားတယ်။မိဘဒီလူဆက်မှတ်တမ်းဆိုပြီးတော့မှတ်တမ်းတစ်ခုသက်သက်လုပ်ထားတယ်။ဟိုဘက်ကတခြားကုသိုလ်ဇေရနာသုံးခုနဲ့ဆိုင်တဲ့ကုသိုလ်တွေတခြားပရဟိတကုသိုလ်တွေနဲ့ရောပြီးတော့မထားဘူး။အဲ့ဒါဒီတိုင်းလိုလိုသူ့မှတ်တမ်းကလည်းရှိနေတယ်တောင်းပြီးတော့ကြည့်လိုက်တော့လေ။အဲ့ဒါဒီနေ့ညနေအပြန်မှာဖြည်းဖြည်းနဲ့မိမိတို့ပုံပြင်ကြုံဝင်လာတယ်ဘလောက်ခုအဒီနေ့ကျတော့သမုဇာဝင်လာတဲ့ဘလောက်ခုဘယ်နေ့ကကျတော့ဒီအိုလေးဝင်လာတဲ့ဘလောက်ခုလဲသူကအရေးအတွက်လေးကမှတ်ထားတာအဲ့တော့ကုသိုလ်မှတ်တမ်းစာအုပ်လေးကသင်ရှိနိုင်ဖို့အတွက်ဆိုတော့တောင်းကြဆိုင်ပြီးတော့လည်းမဝင်လာဖြစ်ဘူးလားဝင်လာဖြစ်တော့တယ်ကုသိုလ်အုပ်လေးပြန်ပြတ်လို့ကြည့်ပြီးကြအောင်ပါဘူး သူနေနေနေဖြစ်ပြီးတဲ့သမုဒ္ဒါရဘာလို့များလို့နေနေသားပြမုန်ကြီးဝေလာတာမတည့်တည့်နေတဲ့ကိုတနာတနာတောင်းနေချီပြီးရှိတာပဲတချို့လားဆိုတိမ့်အောင်ကြည့်ပါလို့လည်းနော်အဲ့တော့ဒီမှတ်တမ်းလေးထားလိုက်ချင်ချင်ကုသိုလ်အသက်အသက်တွေထပ်ပြီးတော့ပြည့်နေတဲ့စိတ်တွေလည်းထက်သန်လာတာပဲပြန်ဖားလိုက်တော့လေကိုယ်ကာယကံရှင်မတွဲနဲ့ဥစဉ်တောင်းပြီးဖတ်ကြည့်ရတာပြည်နုံလို့သူကဒါနမှတ်တမ်းနဲ့မှတ်ရတာမှမပေါ့ဒီနေ့သတိညောင်းနေတယ်လို့အကျဉ်းသားနဲ့နှိပ်ပြီးတယ်လို့အကုန်ပါတာနော်ဒီဘက်ကနှိပ်နေပြီးနေတာပါတယ်10မိနစ်နှိပ်ပြီးတယ်15မိနစ်နှိပ်ပြီးတယ်အကုန်ပါတယ်ဖတ်ရတယ်ပြည်နုံလိုက်တာတခြားကုသိုလ်ကောင်းမှုတွေလည်းအကုန်လုံးမှပဲမှတ်ထားတာယောဂတဲ့ဘာဝတရားနဲ့တရားကိုလက်ဆောင်ပေးရတာရှိတာပဲအဲ့ဒါသူကလည်းဟိုဆင်းနေတဲ့အရာရှိတော်ပဲပေါ့လေအဲ့ဒါသူအောက်ကလျှောက်နေတာသူ့ရဲ့အလုပ်တမသူ့ရဲ့ဝန်ထမ်းပေါ့လေဘသူကတော့ဂတိကချင်းအဲ့ဒါဘာပစိုးလေးလက်ဆောင်ပေးလိုက်တယ်အသိအောင်လေးအပွက်ကလေးအဲ့ဒါမှသူကအကောင်းဆုံးမှတ်ထားတာနော်ဒီနေ့ဘသူကတော့အင်းကြီးတကယ်လက်ဆောင်ပေးနိုင်ခြင်းလူချင်းချင်းလက်ဆောင်ပေးလိုက်တဲ့အခါကိုကုသိုလ်ပုံစံလေးနဲ့ပေးတယ်ကိုယ်လျောက်နေတာသူ့ပေါ်ဒိန်းဆိုင်အောင်ကိုယ်စကားနားထောင်အောင်ပြုံးသိမ်းသိမ်းနဲ့သဘောမျိုးမထားရင်းနဲ့လူကိုလူလိုပဲသဘောထားပြီးတော့တဏှာကြီးသွားတရက်တစ်ခုမှဆုံရတဲ့အဲ့ဒီလူပဲသဘောထားပြီးတော့ခကြီးတော်ကြီးပြတဲ့အဲ့ဒီကိုအကူညီပေးတဲ့သဘောသတိပဏ္ဏညီမနဲ့လူတိုင်းကိုအလှူခံပုဂ္ဂိုလ်လူပဲသဘောထားပြီးတော့အလှူပေးတဲ့သဘောနဲ့လက်ဆောင်ပေးတာဆိုတော့ကုလိုရည်သေးကလည်းမမြင်ဘူးလားမြင်တယ်နော်ကိုယ်စကားနားထောင်ကိုယ်ပြုစံအောင်တဲ့စိတ်ကြီးနဲ့လက်ထိုးတဲ့ဘောင်ကိုပေးတာဆိုတော့သူ့ကိုသိရမှာမလားမရဘူးတော့အဲကြောင့်ကိုယ့်အောင်နေတဲ့ဒီလိုပဲလက်ဆောင်ပေးပြီးကိုယ့်တဲ့ကြီးတဲ့ဒီလိုပဲလက်ဆောင်ပေးပြီးလက်ပြီးလိုက်ယူကုလိုမျိုးမဖြစ်စေဘဲနဲ့ကုသိုလ်ဆက်ဆက်ဖြစ်အောင်ပြီးတန်ရတယ်တရားတရားကြီးနဲ့မေတ္တာတရားကြီးထည့်ပြီးတော့ပြီးမယ်ဆိုရင်ဘာလက်ဆောင်လဲပြီးပြီးကုသိုလ်ဖြစ်နေမှာပါပဲအဲ့တော့ကုသိုလ်မှတ်တမ်းစာအုပ်ကြီးလည်းရေးထားတယ်နဲ့ဒါမှမဟုတ်အများကြီးကတော့မရေးပြတာများတာပေါ့နော်ကိုယ်ရေးကြည့်ကြရလားကိုကလေးတရားပဲလို့သူတို့မှတ်တမ်းရေးတဲ့လက်ညှိုးထောင်တယ်ဘလို့ထောင်လိုက်လို့ရှိပါမလားကဲကိုတို့မှတ်တမ်းရေးတဲ့လက်ညှိုးထောင်ကြည့်ပါဦးကဲတရားမှကိုမရှိတော့ဘူးနော်ခေါ်တဲ့ပုဂ္ဂိုလ်လည်းမရှိထားဘူးဟဲ့လားခေါ်လိုက်လို့မရှိတော့နားလိုက်လို့လည်းရေးတော့မယ်ရှင်းပြမှမရှိတာတင်းကြတော့လည်းမရှိဘူးပေါ့အဲ့ဒီကကိုမရင်းကြတဲ့အကြောင်းကိုပြည့်တတ်ကြတဲ့ဝန်ခံတော်အဖြစ်နောက်ကိုရင်းနေအောင်တော့ကြိုးစားပါမယ်။ရင်းနေရင်းနေရင်းနေရင်းနေဆိုမရင်းကြတာတော့အဲ့ဒါမှတ်တမ်းစာအုပ်လေးကြီးဦးဇင်းတို့ရေးပြအောင်ဆိုပြီးတော့ကုသိုလ်မှတ်တမ်းစာနဲ့မင်းလေးနဲ့စာအုပ်တို့ဆက်ဖို့လဲစိတ်ကူးထားပါတယ်။ကုသိုလ်မှတ်တမ်းရေးတဲ့အကြောင်းဆရာဆောင်းပါလေးတရားလေးနဲ့အတူလေးထည့်ပြီးတော့နောက်ကနေမှတ်တမ်းလေးဖြည့်လို့ရအောင်ပေါ့လို့အစဉ်သင့်ပေါ့။ဒီတိုင်းဆိုတော့မဖတ်ဖြစ်ကြတော့ဘူးလေ။အဲ့တော့မှတ်တမ်းစာအုပ်လေးတော့ကုသိုလ်မရင်းပြပါဘူးမရင်းပြပြီမဲ့ကုသိုလ်တွေပူနွေးအောင်ပြုပြီးအဟောင်းကုသိုလ်တွေနဲ့ပူနွေးအောင်သင်ရှင်းစမ်းတဲ့နည်းတော့ရှိပါတယ်။ကျန်တာပြတဲ့နောက်အင်းဒီမျိုးချင်းဘူးလား။ဟောစာအုပ်မှမပြင်းလို့ထင်တယ်နော်။စာအုပ်နဲ့ဒီမှာပြတဲ့ပြန်ဖတ်တာကလည်းကောင်းပါဘူး။အဲ့တော့ချိန်နေမပြီးလို့မမှတ်ဖြစ်ဘူးဆိုရင်လေကိုဘာပဲတွေ့တွေ့တွေ့တဲ့အရာဝတ္ထုလှူခဲ့ဘူးလားလေပြန်စမ်းပါလား။ကိုဘာပစ္စည်းပဲ30 30အဲ့ဒီ30ရည်တဲ့ပစ္စည်းဝတ္ထုလေးအလားတူပစ္စည်းဝတ္ထုလေးအတိတ်တုန်းကစူးစမ်းနေပူတာလေးပြန်စဉ်းစားလိုက်မလိုပါသေးဘူးဆိုရင်လေးလုံးနဲ့လုံးမဲ့ဆိုတဲ့စိတ်လေးဝင်ယူလိုက်အဲ့ဒါဆိုရင်ကုသိုလ်ကိုယ်လေးမတော်အောင်လားပူနေသွားတယ်ကိုကိုယ်နဲ့လောလောဆယ်30ဖြစ်တွေ့နေတာမျိုးမဟုတ်ပဲနဲ့ကိုမျက်စိနဲ့ဉာဏ်ကိုယ်နဲ့ချရတဲ့ပစ္စည်းဝတ္ထုတွေကိုအကြောင်းပြုပြီးတော့လေကုသိုလ်ပူနေအောင်လုပ်ရမယ်ခုလိုညာပဲအပြင်မထွက်တဲ့ဆိုရင်လမ်းမီးလေးတိုင်းလေးနည်းနည်းနဲ့မတွေ့ရဘူးလားလမ်းမင်းကြီးတိုင်းလေးလေးနဲ့တိုက်ပြီးတော့စက်စက်ကြီးပြုခဲ့မှုတဲ့ကုသိုလ်ဓာတ်တိုင်းပြုခဲ့မှုတဲ့ကုသိုလ်စက်စက်ကျိုးမိသားစုပြုခဲ့မှုတဲ့ကုသိုလ်တွေပြန်တွေးလို့မရဘူးလားရတယ်အဲ့ဒါသကုသိုလ်ပူနေမှာပါဘူးလားပူနေပါတာပဲလမ်းသွားတဲ့ဆိုရင်စက်ပင်နဲ့တွေ့တာပဲမြက်ချင်းနဲ့တွေ့တာပဲစက်ပင်ကပြုခဲ့မှုတာတွေမြက်ချင်းလူပြုခဲ့မှုတဲ့ကုသိုလ်တွေပြန်ဆန်းစားလိုက်နဲ့ပြီးရလိုက်မယ်ဆိုရင်ပေါင်းရင်လိုင်းနဲ့ကိုကုသိုလ်ပူနေနေတာသဘောပေါက်ပါတယ်နော်ကိုကနဲ့တုံးခဲ့တဲ့ပစ္စည်းဝတ္ထုနဲ့ပတ်သက်လို့လည်းဒီတိုင်းပဲပေါ့မနဲ့ရက်ကမြင်တာဖြစ်တယ်နေနဲ့တိပြီးတော့နေနဲ့တုတ်တော့နေနဲ့တုတ်ဘဝလေးသုံးရတယ်လေအဲ့တော့နေနဲ့တုတ်ဘဝတူပြန်မှုတဲ့ကုသိုလ်လေးစဉ်းစားလိုက်ပေါ့ဘာမှလည်းသိသူပြရတာမဟုတ်ဘူးနော်ကိုယ်လုံးနေတဲ့အလုံးမပြတ်ဖြစ်နေကုသိုလ်ကိုပူနေပါတာသွားလိုက်ခြင်းနဲ့သွားတိုက်ခြင်းသွားလိုက်သိကြည့်မှုတဲ့ကုသိုလ်သဘောတန်မှုတဲ့ကုသိုလ်တရိယာလိုက်ပေါ့သွားတိုက်နေရင်းနဲ့လေနေတိုင်းသမင်းစားတာပဲသမင်းစားတိုင်းသမင်းစားတိုင်းသွားလို့မှုတဲ့ကုသိုလ်တွေသမင်းလို့မှုတဲ့ကုသိုလ်တွေအသာသောက်ပြုခဲ့မှုတဲ့ကုသိုလ်တွေပြန်စဉ်းစားလိုက်ပေါ့တခုမှကြံအကုန်လုံးတော့ဘယ်မှတ်မှုနိုင်မှာမလဲဒီနည်းကကကအသာသောက်ပြုခဲ့မှုတဲ့ကုသိုလ်တွေပြန်စဉ်းစားလိုက်ပေါ့ဒါကြောင့်ကုသိုလ်ပူနေမှာပေါ့လားပူနေပါတယ်နေတိုင်းနေ့လုံးဒီလေးအဝတ်စားတွေလဲခင်နေရတာပဲဝတ်ဆင်နေရတာပဲ အင်ဒီဝတိုင်းအင်ဒီလူတွေကဘုလိုတရိယာနိုင်ပေါ့အကုန်လုံးတရိယာတာတစ်ခုနှစ်ခုလောက်တရိယာနိုင်ပေါ့မဆိုးပါဘူးနော်လုံကြီးဝတ်နေရတာပဲလုံကြီးလူတွေကဘုလိုလေးပြန်စမ်းသပ်နိုင်ပေါ့တပတ်တခါဆိုလို့လက်သိညက်တော့လေလက်သိညက်သူ့ဘုရဲ့ဘုလိုလေးပြန်စမ်းသပ်နိုင်ပေါ့စားပြီးတော့သွားကြညက်နဲ့သွားကြထိုးတော့လေသွားကြထိုးနဲ့သူ့ဘုရဲ့ဘုလိုလေးပြန်စမ်းသပ်နိုင်ပေါ့ညနာတဲ့တိုင်းကြီးဆိုးတဲ့ကကြီးနဲ့ကြီးလို့ရတာပဲရေတွေရေကန်လှူခဲ့မှုတဲ့ကုသိုလ်တွေကြီးအလူပြုခဲ့မှုတဲ့ကုသိုလ်တွေပြန်စမ်းသပ်လိုက်ပေါ့နေတိုင်းကြီးဆိုးတဲ့ရေကုသိုလ်ကြတာမစမ်းသပ်မိလားမဖြစ်တဲ့နော်အဲ့လိုဆိုတော့အချိန်ပြူးပေးရရဲ့လားမပေးရဘူးအချိန်ပြူးမပေးရဘူးနဲ့ကုသိုလ်တွေပူလွေးနေတာသာကလုတ္တိဘာဝနာတွေရှိနေတာကုသိုလ်တွေကလည်းတရရိပ်နဲ့တက်နေတော့တာပဲအတူတူတက်နေတော့တာပဲအဲ့ဒီလိုမြင်သမျှတတိဝတ္ထုဘုရားရဏတတိဝတ္ထုကိုအကြောင်းပြုပြီးတော့ကုသိုလ်ပူလွေးဖို့အတွက်ကိုယ်မလှူဘူးတာမရှိအောင်လေလှူထားပေါ့မိတိုင်းတွေ့တဲ့မိမမိမမလှူဘူးနဲ့ကုသိုလ်ပူနေရလို့ရပါမလားမရဘူးဒါတော့ကိုယ်မလှူဘူးတာဘာမှမရှိသေးနဲ့ကိုယ်သုံးဆွနေရင်လည်းဓာတ်ပူလိုက်လို့ပြန်စဉ်းစားကြည့်လိုက်ပေါ့မြို့ပါတဲ့ကတော့သူ့အောင်မှသူ့အောင်မှမိတိုင်းဒီလိုကြောင့်လည်းချက်တုံနေကြတာပဲဓာဝုဒ္ဓံဘက်တည်းသူ့ရဲ့ဘုရားတွေပြန်စဉ်းစားလို့မရဘူးလားမြုပ်ကြွေတွေမြုပ်ဆုံးပြီးပြုခဲ့မှုတဲ့ကုသိုလ်တွေဓာတ်လူတွေကုသိုလ်တွေသုံးခရင်လူမှုတဲ့ကုသိုလ်တွေကိုစဉ်းစားလို့ကမကောင်းနိုင်ပါဘူးနော်အဲ့တော့ကုသိုလ်တွေစုံအောင်ပြုတာစုံအောင်ပြုတာလို့ရှိရင်ဘာမြင်မြင်ဘာတွေ့တွေ့ဘာသုံးသုံးဘာခံစားခံစားနောက်ဆုံးညာရံဝင်တော့လည်းပဲအယိခင်းတဲ့ခန္ဓာကိုယ်နဲ့ပြရတော့အယိခင်းလူမှုတဲ့ကုသိုလ်စဉ်းစားလို့မရဘူးလားတရင်လူမှုတဲ့ကုသိုလ်တွေဟိုတရင်မတဲ့တော့ခြေရတော့ဘာတော့ခြေတော့လူမှုတဲ့ကုသိုလ်တွေကိုစဉ်းစားလို့ကမကောင်းနိုင်ပါဘူးနော်အဲ့လိုဆိုတော့ဘာမှမပြောချင်အောင်ခါနေရှိစေပြီးတော့ကုသိုလ်အသိပ္ပိတိပြုခြင်းနဲ့စိတ်နဲ့ဆက်ပံ့လာတော့တာပဲပြုပြီးအဟောင်းနဲ့လည်းကုသိုလ်ပူနွေးရမယ်နောက်တစ်ခုကပြုစေအသိနဲ့လည်းကုသိုလ်ပူနွေးရမယ်ဒါကတော့သုတ္တဆောင်မျိုးပေါ့အဆက်မပြတ်အမြဲတမ်းကိုခုလောလောဆယ်မှာသို့ကုသိုလ်တွေပြုနေရမှာခုတရားနာမေတ္တာနဲ့လည်းလောလောဆယ်ကုသိုလ်တွေပူနွေးမနေဘူးလားဘာကုသိုလ်နဲ့ပူနွေးနေတာလဲတရားနာတရားနာပိတကလည်းတရားနာတဲ့ကုသိုလ်တရားဟောတဲ့ပုဂ္ဂိုလ်ကလည်းတရားဟောတဲ့ကုသိုလ်ဟောတဲ့လူကတော့သုတ္တရာကုပြန်နာနေရဆိုတော့ဟောတဲ့ကုသိုလ်ရောနာတဲ့ကုသိုလ်ရောပေါ့ကုတရားနာတဲ့ကတော့ကုသိုလ်ကုလို့ရောမကပါဘူးကုသိုလ်ကျင့်သက်ကုန်ခြင်းနဲ့နော်ကုသိုလ်ရဲ့နာကျင်ကုန်ခြင်းနဲ့နေရာဥစ္စာကဆောရိကတော့ညောင်းကြိုက်ရောပေါ့ဟာလာကုသိုလ်ကုလို့ရောမကတော့ဘူးနော်ကုသိုလ်ရဲ့ညောင်းကြိုက်ကုန်ပြီကုသိုလ်ရဲ့ကျင့်သက်ကုန်ပြီအဲ့တော့အခုတော့လုံးစေတူကုသိုလ်အသိအသိအမြဲတမ်းပြုနေရမယ်။မနေ့ကဘာလို့ပြုအောင်မလဲနောက်လာဘာလို့ပြုအောင်မလဲလို့အနာဂတ်ကိုကြိုးတွင်းနေတာလေပြုစေအသိနဲ့ကုသိုလ်ပူနွေးနေတဲ့ကောင်းစဉ်တွေမှာပဲထည့်လိုက်ပေါ့ပြုပြီးသားမှမဟုတ်သေးတာဘူးပြုဖို့ရည်စူးထားတာလေအဲ့တော့ချိန်တိုင်းချိန်တိုင်းကုသိုလ်ကောင်းမှုကိုပြုနေရမှာပေါ့ဒါနာကောင်းမှုကတော့စက္ကန့်နဲ့စက္ကန့်တိုင်းပြုဖို့ဆိုတာမလွယ်ဘူးပြုဖို့လည်းမဖြစ်နိုင်ပါဘူးသီလကောင်းမှုဆိုတာကလည်းကျောင်းပြအာယုံနဲ့ကျုံတဲ့ခါကျမှကျောင်းရတာမျိုးဆိုတော့ကျောင်းပြအာယုံနဲ့ဆက်တဲ့နိုင်ကျုံမိတာမဟုတ်တော့သူ့တက်ကလည်းတခုတခါနဲ့ချင်းကုန်ခံပြီးလုံနေကြမလို့ပြန်ဘူးတကယ်ကြည့်ပြီးတော့လောကမှာကဘာဝနာကုသိုလ်ပဲဘာဝနာကုသိုလ်ကတော့ဆက်ကနိုင်တို့ဖို့မလို့ဘူးလားကိုကလုံမကူရတာတော့အလိုလိုရတာမဟုတ်ဘူးသီလကတော့ဆောက်တည်ထမ်းပြီးအကျူးလုံးမှုဆိုင်သီလကုသိုလ်ကအလိုရနေပြီးသားပဲဘာဝနာကြတော့တမင်မလုံးမှရမှာဒီတော့ကုသိုလ်ပူနွေးဖို့အတွက်ဒါနသီလဝေယဝတ္တတရားနာတရားဟောအသက်ရှိတဲ့တခြားကုသိုလ်ကောင်းမှုတွေလည်းပြုတယ်လို့အမြဲတမ်းလုပ်နိုင်တဲ့အချိန်တိုင်းစက္ကန့်တိုင်းလုပ်နိုင်တဲ့ဘာဝနာကုသိုလ်ကိုလည်းအမြဲတမ်းလုပ်ရမယ်။နာသီဝါလေးတည်ကြည့်ပြီးတော့ဝင်ထက်လေးရှုလို့ဖရာကုံတော်လေးပွားများလို့မေတ္တာလေးပို့လို့ပိုင်းရင်းလိုက်ရင်ဒုံရင်းကရင်တရင်းတိုင်းစားရင်းတော့ရင်ကြောင်းရင်းဆူရင်းနဲ့အမြဲတမ်းကုသိုလ်ပူနွေးနေအောင်လုပ်လို့ရပါတယ်အဲ့ဒါကုသိုလ်ပူနွေးတဲ့ဆရာကုသိုလ်ကောင်းမှုတွေအဆက်မပြတ်ပြုလုပ်နေတာအများအားဖြင့်ပြုလုပ်နေတာကိုခေါ်ပါလေ။နောက်တစ်နည်းအားဖြင့်လည်းကိုယ်လုပ်နေတဲ့ကုသိုလ်ကိုလှလိုက်တယ်လေ၊လွေလွေထွေထွေတက်တက်ကြွကြွဖြတ်ဖြတ်တန်တန်နဲ့လုပ်တာကိုလည်းကုသိုလ်ပူနွေးတယ်လို့ခေါ်နိုင်တာပဲ။ကုသိုလ်ကောင်းမှုလုပ်တော့လုပ်နေပါရဲ့။စိတ်မမလက်မမလှလိုက်လည်းလည်းမရှိဘူး၊လွေလွေထွေထွေမရှိရင်ကုသိုလ်ပြုနေပေမဲ့သူ့လို့ရတယ်လို့ခေါ်မလား၊ဤဆက်တယ်လို့ခေါ်မလား။ကုသိုလ်ဤဆက်တယ်လို့ခေါ်ပါဘူး။စိုက်လဲမှုလူထုမှုမှမရှိဘူး။သဘာဝဟိုဝိတုသာသာတခုဘယ်ဝိတုရတော့မဆိုတော့ဘူးလေ။ရက်ထဲကျွတဲ့စကားတခုနေယူကြည့်ပေါ့။မောင်းချစ်ကတိတ်ကြီးဆက်တာပဲဆိုရင်။ကြက်ဘယ်လိုလဲမောင်းချစ်ကတိတ်ကြီးဆက်တာပဲဆိုရင်။ကိုယ်စနီးအပေါ်မှာကိုယ်ချစ်သူအပေါ်မှာလက်လိုက်လဲလဲလူလူထူးထူးမရှိ။ဝတ္တရားအရာမထုံတဲ့သေးနဲ့ဝတ္တရားကြည့်ပြီးတော့သူလုံးတဲ့သူ့အတွက်လုံးချက်စီတဲ့လုပ်ပြီးနိုင်တယ်။သူပြောတော့လို့ရှိရင်ရေးပြီးတော့နားထောင်လိုက်တယ်။ပြောကြချင်းပြောရင်လုံးချက်စီလုပ်ပြီးရုံနဲ့ဒီလိုကြီးတိုက်လိုက်လည်းလူလူလေးမရှိပဲနဲ့ ီစစ်စစ်ဆက်နေချစ်ချင်းမြတ်တာမျိုးကြတော့ဘယ်လိုပြောရအောင်စိတ်ကြီးစက်တာပဲဒါဇနီးခင်မွန်ချစ်သူညီသားချင်းမဟုတ်ဘူးတချို့မိဘတွေလည်းတောင်းပြီးတော့ချစ်တော့ချစ်တယ်ယူနေပြည့်မဟုတ်ဘူးအီအီစက်စက်သာသမီစားကြပြီးလိုက်တယ်ဝတ်ကြံပြီးလိုက်တယ်ပညာသင်ပြီးလိုက်တယ်သာသမီပေါ်မှာဘုရားကြည်အောင်တော့ဆောင်ရွက်ပေးပါတယ်ဒါပေမဲ့ပြင်းပြင်းထန်ထန်လူတွေတွေ့တွေ့လှတဲ့ခဲလေယူယူရရမရှိဘူးအဖေမေတ္တာကစိတ်အေးစက်တာပဲအမေမေတ္တာကစိတ်အေးစက်တာပဲလို့ပြောမှာပေါ့အဲ့လိုပုံစံရှိဘူးလားငယ်ငယ်ချင်းချင်းလည်းဒီလိုပဲပေါ့လေလူတွေကတော့ကြားလာကြဆိုရင်သွားတာလာတာတော့ရှိတယ်စကားနားထောင်တာလည်းဖြစ်တယ်ဒါပေမဲ့စက်လေလေးလေးတွေ့တွေ့တွေ့နဲ့ပြောဆိုလို့ဆွေးနွေးလို့မရှိဘူးပြောတာထိုင်နားထောင်လိုက်တာပဲအီအီဆက်ဆက်ကုသကောင်းမှုတွေတွေ့တဲ့အခါမှာလည်းပဲကုသိုလ်တွေဆက်မဆက်ပြင်းပြန်ဆိုပြီးတော့လှုပ်တယ်လှုပ်တယ်တစ်ခါပြင်ကြတော့လှုပ်တာလှုပ်ရတဲ့စိတ်စိတ်မပါဘူးဆိုတော့ကုသိုလ်ကကြီးဆက်နေတာပဲအဲ့တော့တရားဝိရိယတိသမာဓိဒီပညာတွေပြည့်နေလှလိုက်လေလေးထက်ထက်တန်းတန်းမေတ္တာကရုဏာတွေပြည့်လေလူလေးလူလေးပြင်းပြင်းထန်ထန်ကုသိုလ်ကောင်းမှုပြုတယ်ဆိုရင်လေကုသိုလ်ပူနွေးတယ်လို့ခေါ်ပါတယ်။သဘောပေါက်ပါတယ်နော်။အဲကြောင့်ဘာကုသိုလ်ကောင်းမှုပဲကြည့်ကြည့်အင်းအင်းဆက်ဆက်ကြည့်လို့ဖြစ်နေတယ်။ညနေလေးတဲ့တုန်းကတော့မှတမန်ကြောက်တာမိပါသေးတယ်ရှင်ဗျာတဲ့။ဒါနကုသိုလ်တွေပို့ပြီးတော့ကျူးကြီးအောင်ဒီဘဝကုသိုလ်ကလည်းဖြစ်ပြအထူးကံပုဂ္ဂိုလ်ကလည်းဖြစ်ပြအလူပေးပုဂ္ဂိုလ်လည်းဖြစ်ပြအဲဒီလိုဖြစ်ပြတင်ပြီးတော့ကျူးရင်အကျိုးပို့ပြီးတော့မကြည့်ဘူးလားတဲ့။အဲ့ဒါဖြစ်ပြဖြစ်တဲ့ဆင်းရဲပြီးတော့သူတော့အတူပြီးတော့လည်းဖြစ်ပြတယ်ပေါ့ဟုတ်လားဒီဘာတွေပြတ်တော့တက်လာတယ်မကြဘူးပြတ်သွားခြင်းဘူးတရားသာတိကချုံလို့ပြတ်သွားခြင်းဘူးတရားခေါလူကခိုးသွားလို့ကုန်သွားခြင်းဘူးဒါနနဲ့ဝိပဿနာကအဲ့ဒီလိုရောပြန်မှာမဟုတ်ဘူးဒါနကောင်းမှုကြောင့်ဒါနကောင်းမှုနဲ့ဆက်ဆက်ပြီးတော့ဝိပဿနာသူ့ကိုနောက်တစ်ခုရကျင်နေဆိုရင်လားဒါနကောင်းမှုပြုနေရင်လည်းခဏလူဝေဝိတ္တုလူဆံပုဂ္ဂိုလ်အဲ့ဒီဝိပုဂ္ဂိုလ်နဲ့ဆက်ဆက်နေတဲ့ယုံနာတွေကိုဝိပဿနာရှုအောင်ပါ။ဒါကလည်းသိညာလိုက်ပြီးလို့သူ့ဘဝဝိတ္တုသင်္ကန်းတွေဆိုသင်္ကန်းကြီးကဖြစ်ပျက်လို့ရှုလို့မရပါဘူး။အလိုရာပုဂ္ဂိုလ်ဘုန်းကြီးကိုကြည့်ပြီးတော့ဒီဘုန်းကြီးဖြစ်ပျက်လို့ရှုလို့မရပါဘူး။ကိုယ့်ကိုယ်ကိုယ်လည်းလူကောင်းမှုအနေနဲ့ယောက်ျားမင်းမသိညာရှိနေတဲ့မြင်ပြီးတော့ဖြစ်ပျက်ရှုလို့မရပါဘူး။ယုံနာကိုမြင်ပြီးမှသာရှုလို့ရတာပါ။ငါကိုယ်ကလည်းသူ့လိုဝိပဿနာကိုအဝါဝအောင်လုပ်ထားတဲ့ပုဂ္ဂိုလ်မှသာဒါနကောင်းမှုပြုပြီးတဲ့နောက်ဖြစ်လာတဲ့ဒါနစေတနာတွေနဲ့တကွာဒီယောဂသူတွေပေါ်မှာဖြည့်ပြည့်တင်ပြီးတော့ဝိပဿနာရှုလို့ရတာပါအကျိုးကြီးအောင်မြန်ပါအောင်ဆိုပြီးတော့ဖြည့်ပြည့်နဲ့ကျွဲတွေ့ပြီးတော့ရှုလို့ရမှာမလားရတော့ရတယ်နော်ဒါပေမဲ့လို့ဒီကုသိုလ်ကောင်းမှုဟာဒါနရှုတော့အနည်းငယ်ကတော့အကျိုးကြီးမကြီးချင်နိုင်ဘူးလူနေသေးမှာကအလူကပုဂ္ဂိုလ်ကြီးဖြည့်ပြည့်ဆိုမှတော့လူကပုဂ္ဂိုလ်ရဲ့ဘုံကိုကြီးညွန်ဝတ်တဲ့စိတ်ကြီးဖြစ်ပါအောင်လားအလူကပုဂ္ဂိုလ်ကျန်ပါပါဘူးဆန္ဒပါပြီးငါတို့စီတွေတုံးပြီးတော့အရှင်ဒီပါတယ်ဆိုတဲ့မေတ္တာချက်တွေကိုပါပါအောင်မလားမပါတော့ဘူးဒါနကောင်းမှုမှာဈိကကတော့အထူကံပုဂ္ဂိုလ်ရဲ့ဘုံကိုသင်ရမယ်အထူကံပုဂ္ဂိုလ်အရှင်ဒီပါဒိရဲ့မိဒ္ဓတက်တိလွန်ချုံထားရမယ်သူဝေဝိတုကိုလည်းဖြည့်ပြည့်ဖြည့်ပြည့်ဆိုမှတော့ကောင်းကောင်းမှုမလုပ်ပါအောင်လားဖြည့်ပြည့်ပြည့်နဲ့တူတော့ဖြစ်တယ်လို့ပဲပေါ့အဲ့ဒါသူဝေဝိတုလေးကိုလည်းတန်တန်စင်စင်မုံမုံမြတ်မြတ်ဖြစ်အောင်ခင်းဆိုင်ရမယ်ကိုယ်လူပေးနေတဲ့ပုဂ္ဂိုလ်ကလည်းဟိုအင်းကြီးကြီးနဲ့နန်းနန်းစောစောကြီးနဲ့ဒီလိုလိုရမှာမဟုတ်တော့ဖြည့်ပြည့်ဖြည့်ပြည့်ဆိုတော့လည်းနန်းနန်းရင်းကြီးဦးလေဟုတ်လားအဲ့တော့ကိုတူတဲ့ပုဂ္ဂိုလ်ကလည်းလက်ဒီပါရိယကလက်နဲ့တန်ရတဲ့ပစ္စည်းဝတ္ထုတွေလက်ကလေးဘုဒ္ဓနာဆင်းဆင်းဆီးကျော်လို့အင်းကြီးဝန်ဆောင်ပြီးတော့ကိုအတိတ်ကကျွတ်မှာဟုတ်တော့မှရှော့ဖို့ထားတဲ့သဏ္ဍာန်ဆင်းဆင်းလေးဝတ်လို့စရိယာဆုံးပေါ့ကိုအလူပေးပုဂ္ဂိုလ်ကလည်းကိုရင်းကိုယ်ပါကတန်ရှင်းစင်ကြအောင်လုပ်ရတာလေအဲ့ဒါမှဌာနကအကျူးကြီးကြီးချေတာနော်အဲ့တော့ဒီနေ့တည်းပြီးတော့ရှုနေတဲ့တော့ဟိုအေးသက်တဲ့ဒါနဆင်မလားဝိထွေးတဲ့ဒါနဆင်မလားဣစ္ဆဒေဒါနဆင်မှာအကျိုးပေးတဲ့အခါကျတော့လည်းနည်းနည်းပြည်ပြီးနဲ့ဖြစ်မှာပေါ့။နော်။ဟိုတော်ရှုဒီစားလို့ပဲရှုပြီးပြီနဲ့လေ။ဟိုတော်ရှုဒီရှုပြီးပြီနဲ့ပြောရတာမဟုတ်ဘူးနော်။ဟိုတော်ရှုဒီနဲ့နာမည်တွေကိုပြောလို့တာမဟုတ်ဘူး။ဟုတ်လား။ဟိုလူစဉ်ကလေးကဝမ်းမြောက်ဝမ်းသာနဲ့ပြုခဲ့တော့အကျိုးအိဒါနအကျိုးပေးတဲ့ဘောကျတော့မျက်နှာကပြည်ပြီးပြီလေ။နည်းနည်းပြည်ပြီ။နည်းနည်းပြည်ပြီ။မှန်ပြီးပြီနဲ့။ဟိုမှန်နေတဲ့ပြည်ပြီးဖြစ်နေတာကနည်းနည်းတော်သေးတယ်။ရှုံမဲ့ရှုံမဲ့ဖြစ်နေရင်ပို့ဆိုးမှာနော်။ဒါကြောင့်သူနေရတဲ့သူပဲဒါနနိုင်ဝမ်းသာဝိပဿနာနိုင်သူပဲခါတဲ့ဒီဆောင်မလို့မမေ့နဲ့ဘယ်လိုတဲ့တော့ဒါနမှာဝမ်းသာတဲ့စိတ်ဖြစ်ဖို့ကအဓိကဝိပဿနာမှာမရှိမမုံသွန်ကင်းပြီးတော့လေးလေးရှိနိုင်ဖို့တိတိလာလာနဲ့ပြီးနိုင်ဖို့ဥပ္ပစာဖြစ်ဖို့ကအဓိကအဲဒါဆိုလိုက်ပါကောင်းမှုလွေးသူသိမ့်ပန်းသူကံယူလက်လာမီကံယ
ူလက်လာမီ
သူလည
်းကောင်းမှုလေသိမ့်ပန်းသူ
ကောင်းမှုတွေကိုစိတ်တန့်ရှိကံယူလက်လာနေကိုယ်ကိုကံယူနေတဲ့လက်ကလေးကဆားနေတယ်တဲ့ပုံညာတိပရိက္ခဏံဒီပြည့်ညာဇီဝအာဂရံဆိုတဲ့ပါဠိကြီးပြီးတော့ပြောထားတာပါပဲကိုယ်တော်ကောင်းမှုပြည့်တဲ့ပုဂ္ဂိုလ်ကိုသမဏဘဝမှာကောင်းကျိုးချမ်းသာတွေကလက်ခံပြီးတော့ကျူးဇူးနေကြပါတယ်ဆိုတဲ့အဆုံးအမကိုကြည့်ပြီးပြောတာကိုယ်တော်ကောင်းမှုတွေအမြဲတမ်းပူလွေးနေမယ်စေကလေးပြင်းတန်းရှိနေမယ်စိတ်ပြင်းတန်းရှိနေတာကကုသိုလ်ပါပဲအဲ့ဒါကုသိုလ်ကောင်းမှုဆက်မပြတ်ပြီးဆက်လိုက်လိုက်လည်းပြီလို့ပူလွေးနေမယ်စေကလေးပြင်းတန်းရှိနေမယ်ဆိုရင်တမလွန်ဘွားကကုကိုကမ်းယူနေတဲ့လက်ကလေးကလှလှပပလေးဖြစ်နေပါလိမ့်မယ်နောက်အကြည့်လေးတစ်ခုကအသိအမြင်မှန်ကန်ရမယ်ကံကံရဲ့အကျိုးနဲ့ပတ်သက်လို့လည်းဇရဏသုံးပါးနဲ့ပတ်သက်လို့လည်းအသိအမြင်မှန်ကန်ရမယ်ကံကံရဲ့အကျိုးနဲ့ပတ်သက်လို့လည်းအသိအမြင်မှန်ကန်ရမယ်ရှိဘဝနောက်ဘဝနဲ့ပတ်သက်လို့လည်းအသိအမြင်မှန်ကန်ရမယ်ပရိစ္ဆာသမုပ္ပါဒ်နဲ့ပတ်သက်လို့လည်းအသိအမြင်မှန်ကန်ရမယ်အသိအမြင်မှန်ကန်ကြဘယ်လိုမျိုးတွေတော့သာတိကကတော့7မျိုးလို့ရှိတယ်အဲ့ဒါကိုတရားနာမြတ်တယ်မှာနားလဲလို့အောင်သူများသိလိုက်တော့ဘုမကဘုရားတရားသံဃာဆိုတော့၃မျိုးရှိတာလို့ဒီမှာတော့သူများသိလိုက်တော့ဘုရားတရားသံဃာယရနာ၃ပါးရဲ့ကံကံရဲ့အကျိုးရဲ့ရှင်းဝနောဘဝရဲ့ပဋိစ္စသမုပ္ပါဒ်ရဲ့ဒီလေးဌာနမှာအသိဉာဏ်မှန်ကန်ရမယ်ဒီမှာတည်းကသိရှင်းရမယ်အဲ့ဒီမှာလည်းနှစ်ခုဖွဲ့လိုက်မယ်ဆိုရင်စဉ်းစားဉာဏ်နဲ့အသိဉာဏ်မှန်ကန်တာရဲ့လက်တွေ့ဉာဏ်နဲ့အသိဉာဏ်မှန်ကန်တာရဲ့လို့အသိဉာဏ်မှန်ကန်လေးရလဲနှစ်မျိုးရှိပါတယ်စဉ်းစားဉာဏ်နဲ့သိဉာဏ်မှန်ကန်တယ်ဆိုတာကနာကြားဆံလို့ဖတ်ရှုဆံလို့ရတဲ့ဘုဒ္ဓတာကိုသင်ခံပြီးတော့ပဲဖြစ်ဖြစ်ဘူပဉာဏ်နဲ့ဘူပိုင်းတွေ့ကြုံစဉ်းစားသုံးသပ်လို့ပဲဖြစ်ဖြစ်ရလာတဲ့စဉ်းစားဉာဏ်နဲ့ယုံမှကျင်ပြီးသိဉာဏ်မှန်ကန်သွားတာလူတွေတရားနဲ့တရားအကျိုးပေးမတူတာကိုကြည့်လိုက်ရင်ကိုပဲတန်ခိုးရဲ့အကျိုးရှိတယ်ဆိုတာယုံကြည်ဖို့ဘာမှမခက်ပါဘူးအဲ့ဒါတရားနဲ့တရားအကျိုးပေးမတူတာကိုကြည့်ညာခြင်းလေကံနဲ့ခံရဲ့ဒုတိယဆိုတာရှိတယ်မျိုးစိတ်တွေကစိုက်လိုက်တယ်ဆိုတော့ကျင်ရေတို့ရေတို့လေတို့အကြောင်းတရားတွေဆုံရင်အပင်ပေါက်လာတာပဲကောင်းတဲ့အလုပ်ပဲဖြစ်ဖြစ်ဆိုးတဲ့အလုပ်ပဲဖြစ်ဖြစ်အလုပ်တစ်ခုလုပ်လိုက်တယ်ဆိုရင်အဲ့ဒီအလုပ်ကအကြောင်းတရားတွေညီညွတ်တဲ့အကြောင်းတိုက်ဆိုင်တဲ့အခါအကျိုးပေါ်ထွက်လာမှာပဲအဲ့ဒီလိုစဉ်းစားဉာဏ်တွေနဲ့ကံကံရဲ့အကျိုးကိုလည်းယုံကြည်ရပါတယ်အသိဉာဏ်မှန်ကန်ရပါတယ်လက်တွေ့ဉာဏ်တွေနဲ့ကြတော့လေကောင်းတာလို့လို့ကိုယ်တိုင်းကောင်းလို့ရတာဒီဆိုးတာလို့လို့ဆိုးရရင်လည်းနိုင်ရှင်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်ခုနပထမဆုံးပြီးမြန်မာကမကယရနာ၃ပါးပေါ့လေယရနာ၃ပါးနဲ့ပတ်သက်ပြီးနေစဉ်းစားဉာဏ်နဲ့ဆရာတရားတန်ခါးရင်းနဲ့၃ပါးဆိုတာဒီလောကမှာအထူးဆုံးလေဘုရားဆိုတာလမ်းညွှန်တဲ့ပုဂ္ဂိုလ်တရားဆိုတာရှောင်ရမယ်လမ်းသံဃာဆိုတာအဲ့ဒီလမ်းကိုအတူတူဆက်ဖို့ဆက်ဖက်ပေးတယ်ဓမ္မမို့ရှေ့ကရောက်နေပြီလို့ကိုယ့်ကိုလက်တွဲပြီးတော့ခေါ်ယူတယ်လမ်းမောပေါ်ရည်ပဲလို့သဘောပေါက်ရတယ်ဆရာတရားတန်ခါးရင်းနဲ့၃ပါးကုံကြီးဟာအမျက်ဆုံးပဲဒီအမျက်ဆုံးကုံလေးကိုဆက်လို့ဆင်းခြင်းကြည့်ယူစည်းကမ်းနေတဲ့ပုဂ္ဂိုလ်ဟာအမျက်ဆုံးကုသိုလ်တွေရပြီးတော့အမျက်ဆုံးကောင်းကျိုးတွေရမှာပဲပေါ့စဉ်းစားဉာဏ်နဲ့လည်းယုံကြည်လို့လက်တွေ့ဉာဏ်နဲ့လည်းပဲဒေနာသုံးပါးနဲ့ပတ်သက်တဲ့ဘုံတော်တွေကွာဒေနာသုံးပါးနဲ့ပတ်သက်တဲ့ဘယိဒီကာနာတွေရွတ်လို့လက်တွေ့စီဝါတွေနဲ့တဏှာတွေတို့ရဘင်းရနဲ့ကိန်းနာတွေကြည့်ပြီးတော့လည်းလက်တွေ့ဉာဏ်နဲ့ယုံကြည်လို့ရပါတယ်ဒေနာသုံးပါးကံကံရဲ့ကျူကံကံရဲ့ကျူယုံကြည်စေစီဝါနောက်ပါကလည်းယုံတော့တာပါပဲတခြားကျူချမ်းသာရေးခါသာထားလိုက်လို့တယောက်နဲ့တယောက်ဒီမျက်စိဒီနာဒီနှာခေါင်းဒီလက်ဒီခြေပါပဲတရားနဲ့တရားမျက်နှာတွေခန္ဓာကိုယ်တွေတပုံစံနဲ့ဆိုတာမရှိဘူး။တရားနဲ့တော့မျက်နှာချင်းဆက်ဆက်တူတဲ့လေဆိုတာမရှိဘူး။အမွှားတောင်မှသိချာကြည့်ရင်တော့မတူပါဘူး။ဒီကမှကံလေထူတော်များလို့မတူကြတာမဟုတ်ဘူး။မွေးကလေးကမတူတာဆိုတော့ဒီလိုမတူကြောင်းအကြောင်းကဟာနေရာတစ်ခုခုမှတော့လုပ်ခဲ့တာပဲ။အဲ့ဒီနေရာဟာအသိဘောပဲ။မနေ့ကရှိရင်မနေ့ကရှိတယ်လို့အတိတ်ဘဝရှိရင်အနာဂတ်ဘဝလည်းရှိမှာပဲ။စသဖြင့်စဉ်းစားဉာဏ်နဲ့လည်းကိုယ့်ရဲ့ကောင်းကင်မှာလူဝင်စားပုဂ္ဂိုလ်တွေတွေ့တဲ့အခါလည်းရှင်လို့ကိုယ်ကိုယ်တိုင်ဉာဏ်ပညာနဲ့ရအောင်ကြိုးစားအားထုတ်လို့ရှင်းဘဝတွေနောက်ဘဝတွေကြီးနိုင်တဲ့ဉာဏ်ရတဲ့ဆိုင်တဲ့လက်တွေ့ဉာဏ်နဲ့ရှင်သွားတာပါပဲ။ပရိစ္ဆေသမုပ္ပါဒ်ကလည်းဆရာသမားဤသင်္ခါသီလာလို့စာရိထလို့စဉ်းစားဉာဏ်နဲ့လည်းအတိအမြင်မှန်ကန်ရမယ်။ကိုယ်ကိုယ်တိုင်လည်းသတိပ္ပဏ္ဏကျင့်စဉ်တိုင်းရှုမှတ်ပေါင်းများအားထုတ်လို့ရုပ်သဘောနာမ်သဘောတွေအကြောင်းကျိုးဆက်ပြီးတော့ရှင်းနေတာဒီအနိစ္စဒုက္ခအနတ္တသဘောတွေလက်တွေ့မြင်လာပြီးသိနေတဲ့လက်တွေ့ဉာဏ်နဲ့ရုပ်နာမ်အကြောင်းကျိုးဆက်တွေပေါ်မှာသံမယကင်းပြီးတော့အသိဉာဏ်ရှင်းမသွားဘူးလားရှင်းသွားပါတယ်ဒါကြောင့်ဆိုလိုက်ပါအသိဉာဏ်ရှင်းရုံမာကျင်သိခြင်းရဲ့ရင်ပြီအဲ့ဒါအတိအမှားတွေဒီဖြစ်ဖို့အတွက်ပြည့်စွဲခြင်းရမယ်ဒီနေ့တကူကောင်းမဆန်ရဘူးသုံးကုသိုလ်ပူလို့ရမယ်လေအတိအမြင်မှန်ကန်ရမယ်အဲ့ဒီရည်ရွယ်လေးမျိုးနဲ့ပြည့်စုံရတဲ့အတွက်တရားနာပြုသူများအားလုံးအတိအမှားတွေဒီဖြစ်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဦးဇင်းတို့ရဲ့အတိအမှားတွေဒီတရားကိုဒီမှာပဲဤကုန်ချုပ်ပါတော့မယ် အပမဒီနာသံပါဒီသာအပမဒီနာမမေ့မလဲရောမဖို့မဆပြင်းပြထက်သံမကံသောတတိယခင်သံပါဒီခန့်သီလသမာဓိပညာဥစ္စသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ကပြည့်စုံအောင်ကျူစွာအားထုတ်နိုင်ကြပါစေကုန်တည်း